तत भगवतो अरहतो तम अरहतो तम तम्बुदत नमो तत भगवतो अरहतो तम तम्बुदत बुद्धं दर्नं गिसामि धम्मं दर्नं गिसामि संगं दर्नं गिसामि दुतीयम्बि बुद्धं दर्नं गिसामि तृतीयम्बि धम्मं दर्नं गिसामि तृतीयम्बि संगं दर्नं गिसामि तृतीयम्बि बुद्धं दर्नं गिसामि तृतीयम्बि धम्मं दर्नं गिसामि तृतीयम्बि संगं दर्नं गिसामि भन्ति शिम्यभयम् मयं भयारविदो दुदि अथिङ्गतमनगतम् शिपादो दिलरोम्यगो तमादियामि कंस्वाखयु सौदि जवा इ अशिम्भया ဘုံပိုင်းတွေကနောက်ဆုံးအခန်းစာမျက်နှာ163တေခြင်းအကြောင်း၄ပါးတဲ့တေဆုံးခြင်းကိုထွန်းညှိထားတဲ့စီမီငြိမ့်ပုံနဲ့နှိုင်းရှင်ပါတယ်ထွန်းညှိထားတဲ့စီမီကမိစာကုန်ပြီးတော့လဲငြိမ့်နိုင်တယ်စီကုန်ပြီးတော့လဲငြိမ့်နိုင်တယ်မိဇာနဲ့စီနှမျိုးလုံးကုန်ခြင်းကြောင့်လည်းငြိမ့်နိုင်တယ်သို့မဟုတ်မိဇာနဲ့စီနှမျိုးလုံးမကုန်သေးဘူးရုတ်တရက်လေပြင်းတိုက်ခတ်လို့ဖြစ်စေတမင်ငြိမ့်တတ်လို့ဖြစ်စေမိငြိမ့်နိုင်ပါတယ်အဲ့တော့မိငြိမ့်ပုံ၄မျိုးနဲ့သေပုံ၄မျိုးကိုနှိုင်းရှင်ပြပါတယ်အဲ့တော့သေပုံ၄မျိုးဆက်ပြောပါတယ်တစ်ကအာယုခယမရဏအာယုဆိုတာတက်တန်ခရဆိုတာကုန်နေတဲ့အဲ့တော့တက်တန်ကုန်ပြီးတော့သေတယ်အဲ့ဒါစောစောကမိစာကုန်ပြီးတော့မိငိမ့်တာနဲ့တူတယ်နံပါတ်နှစ်ကံမက်ခရမရဏကံကုန်ပြီးတော့သေတယ်အဲ့ဒါစီကုန်ပြီးတော့မိငိမ့်တာနဲ့တူပါတယ်နံပါတ်သုံးဥပယခရမရဏတက်တန်နဲ့ကံနှစ်ပါးစုံပြိုင်တူကုန်ပြီးတော့သေတယ်အဲ့ဒါအပေါ်ကနံပါတ်3မိစာနဲ့စီနှမျိုးလုံးကုန်ပြီးတော့မိငိမ့်တာနဲ့တူတယ်တဲ့နံပါတ်4ကဥပ္ပစီတကမရဏသက်တမ်းနဲ့ကံနှစ်ပါးဆိုမကုန်သေးဘူးဥပဂါရကကံအာချီးတဲ့အဖြတ်ကံနော်ဥပ္ပစီတကကံလို့လည်းခေါ်တယ်မကားတိုက်လို့သေတယ်သူများတတ်လို့သေတယ်ပြီးတော့ကိုဟာကိုတတ်သေးတာလေဥပ္ပစီတကမရဏထဲပါပါတယ်သေးခြင်းဒီမျိုးပါအဲ့တော့ဘယ်နည်းနဲ့ပဲသေသေးသေတော့မယ်ဆိုရင်စိတ်အစင်မှာလိုက်ပါနေတဲ့ကံအများကြီးကသူတို့နောက်ဘဝအကျိုးပေးခွင့်ရအောင်အဲ့ဒါပြိုင်ကြမနေ့ကဆရာတို့ပြောသွားတဲ့နွားချံဥပမာပါပဲနော်ဂရုကကံရှိရင်ဂရုကကံဦးစားပေးသွားအကျိုးပေးခွင့်ရသွားမယ်ဂရုကကံမရှိရင်အာတနကံနော်တေခံဒီမှာလုတ်တဲ့ကံသမုတ်ကိုကပြန်ပြီးတော့တတိယတဲ့ကိုယ့်ရဲ့ကုသိုလ်ကံသုံးအကုသိုလ်ကံအကျိုးပေးလိုက်မယ်အဲ့ဒါမှမဟုတ်အာစိဏကံကိုအမြဲမပြတ်မှန်မှန်လုတ်ထားတဲ့ကံအကျိုးပေးမယ်အဲ့ဒါမှမဟုတ်ရင်ကတ္တထာကံမထင်မှတ်တဲ့ကံကံကအကျိုးပေးနိုင်တယ်ဆိုတော့အဲ့ဒါလိုကံအကျိုးပေးတော့မယ်ဆိုအကျိုးပေးခွေးတဲ့ရတဲ့ကံကမနောဒွာရမှာထင်လာတယ်နော်ကံဆိုတာစေတနာပဲအဲ့တော့စေတနာဆိုရင်မနောဒွါရမှာပဲထင်နိုင်ပါတယ်ဒီစေတနာထင်လာရင်ဒါကံနော်ကံနမိတ်ထင်လာရင်အဲ့ဒီကံလုစဉ်ကစိတ်ထားမျိုးကိုပြန်ဖြစ်တယ်ရှိကုံဖျားရှိခိုးရင်ဩငါရှိပြီလုံးဖျားရှိခိုးနေပါလားဆိုပြီးဒါပြန်တတိယအခုအဘိဓမ္မာသင်္นานတက်တဲ့ကုသိုလ်ကံကျုပ်ဟာ ငါစီပင်သားဓမ္မယုံမှာပြီးတော့မှတဲ့နန်တက်နေတော့ပြန်တတိယပါလားဆိုရင်တော့ဒီကံကျိုးပေးတယ်လို့သိပါဓမ္မမဟုတ်အဲဒီကံလုတ်စဉ်ကတော့မြင်ခဲ့ရတဲ့အစင်တရာနေကြားခဲ့ရတဲ့အတန်နေပြန်ကြားတယ်အဲ့ဒါကိုတော့ကမ္မနမိတ်လို့ခေါ်ပါတယ်နော်ရွှေတကုံပန်းကတဲ့ဆိုရင်ရွှေတကုံဘုရားနဲ့ပန်းနေပြန်တွေ့လိမ့်မယ် ဆရာမဆိုရင်လည်းပဲတပည့်တွေစာသင်ထားတာအဲ့ဒါတပည့်တွေပြန်မြင်တာပေါ့ဗျာအဲ့တော့အဲ့ဒါလိုကကာမနမိတ်လို့ခေါ်ပါတယ်ဓမ္မမဟုတ်တဲ့အဲ့ဒီကံအကျိုးပေးလို့သွားဖြစ်ရမယ်ဘုံဌာနနော်အဲ့ဒီလာရောက်ရတဲ့နေရာဒါဂတိလို့လာရဂတိလို့ခေါ်တယ်ဒါတော့ဂတိနမိတ်နတ်ပြည်မှာသွားဖြစ်ရင်နတ်ဘုံနတ်နန်းတွေနတ်သားနတ်သမီးတွေမြင်တယ်ငရဲဘုံမှာသွားဖြစ်ရင်တော့ ငရဲခွေးတွေငရဲသားတွေနော်ငရဲဦးတွေမြင်တယ်အဲ့ဒါလိုမြင်ပြီးတော့မကြခင်သေးပါတယ်တဲ့ကဲအဲ့ဒီနမိတ်ချင်းရင်ဒီနမိတ်အာယုံယူပြီးတော့ဝီထိဖြစ်လိမ့်မယ်ဗျာနော်နမိတ်အာယုံယူတော့ဝီထိဖြစ်လိမ့်မယ်ကဲအဲ့ဒီတော့ဆရာတို့ကစာမျက်နှာ164မှာကိုတန်းလည်းတော့ဘယ်ရောက်သွားလဲမသိ ကိုယ်သားနဲ့မရှိနေကြတော့ဒီလိုနည်းနည်းကြည့်ကြအောင်နော်ဆရာတို့စာမျက်နှာ164မှာမာရဏာတဏ္ဏဝီထီတရဝါတို့သုတ္တိခန္ဓာအချိန်မာရဏာတဏ္ဏဝီထီဖြစ်ပါတယ်အဲ့ဒီမှာဖြစ်တဲ့ဇောကိုမာရဏာတဏ္ဏဇောလို့ခေါ်ပါတယ်အတိမဟန္တယုစကုဒွါရမာရဏာတဏ္ဏဝီထီ
အတိမဟာတယုံဆိုတော့အင်မတန်အားကြီးတဲ့အာယုစကုဒွါရမျက်စိမှာထင်လာပြီးတော့เนาะအဲ့ဒါဆရာတို့သိတယ်အဲ့တော့မျက်စိမှာထင်နိုင်တဲ့နမိတ်ကတော့အဲ့ဒါပစ္စုပန်ကာမနမိတ်ဥပမာကကနော်ဖျားဆင်းသူတို့မဟုတ်ရှင်တို့ဖျားဖျားစီတီကိုကကြီးညိုနေရင်အာယုံယူနေရင်ကိုကသေတယ်ဆိုရင်အဲ့ဒီကံကအကျိုးပေးခွင့်ရသွားရင်အဲ့တော့ကိုမြင်နေတဲ့ဒီဖျားစီတီတွေကဒါကာမနမိတ်ပဲ เนาะดาปิสุปันกามนมิธรรมมโหกฏิณมิกุงก็เนาะนัตตานัตตมีดินัตปุงดิเอ้อโหลทินลาดาเลยเอ้อดาก็กูอนีกะทินลาดิกูก็เม็ดเลยเมียนไหนเนาะเอ้อดาสกุตวาระมาทินมาเดสกุตวาระมาอายุลาพี่รอเนาะลาไต่แต่เฉยมาอตีตะบวนสะဖြစ်ပါတယ်ไอ้ตีญาติโนดิวีถิปุงอ่ะตี
อดีตบวนสะဖြစ်ပြီးတော့อดีตဝင်တစ်ချက်ကြော်တဲ့အခါအာယုံထင်တယ်เนาะအတိမဟန္တာယုံဆိုရင်အာယုံလာတိုက်ပြီးတော့เนาะစိတ်တက္ခဏတစ်ချက်ပဲတစ်ချက်ကြာရင်အာယုံထင်တယ်ဒါအတိတဘဝင်တစ်ချက်အာယုံထင်ပြီးဆိုရင်ဒီအာယုံယူဖို့ဘဝင်နှစ်ကြိမ်လှုပ်ပြီးတော့ပြတ်တယ်နာကဘာတို့ဘဝင်ကသလနာဒါကဘဝင်ကုပစ္စေတာเนาะဒါလှုပ်ပြီးတော့ပြတ်သွားတယ်ဘဝင်မဲ့ အဲ့တော့ဘဝင်စိတ်ပြတ်ပြီးဆိုတော့ပင်စသွားတော်ဝိဇံအခုကပင်စသွားတော်ကိုမျက်စိမှာထင်ပင်စသွားတော်ဝိဇံအဲ့ဒီအာယုံကိုဆင်ញံနှလုံးသွင်းတယ်ပြီးရင်စက္ခုပညာအာယုံမြင့်တယ်ပြီးတော့တမ္ပရိဆိုင်အာယုံလက်ခံတယ်တန်တိရဏအာယုံကောင်းမကောင်းဆုံးဖြတ်တယ်ပြီးတော့ဝုထောအာယုံဆုံးဖြတ်ပြီးဝုထောပြီးရင်ဇောနော်အဲ့ဒါဇောကတေခာနိအချိန်အဲ့ဒါမရဏတဏ္ဏဇောက၅ချိန်ပဲဆိုတယ် เนาะดาสารุสิทธิ์เยมีอ่ะวัตถุยุคติอ่ะอาเนลาได้ถั่วงาจิ๋มเป็นဖြစ်อยู่ရှိပါတယ်အဲ့ဒီဇောငါးချိန်စောပြီးတဲ့အခါတရားယုံနှစ်ချိန်လိုက်ပါတယ်เนาะအာယုံကသိထင်ရှားရင်တရားယုံနှစ်ချိန်အာယုံရတာဆက်ခံစားပြီးတော့ဖြစ်ပါတယ်ပြီးတော့ဘဝင်ဖြစ်ပြီးဆိုရင်ဘဝင်ကြတယ်ဆိုရင်ဝီထိဆုံးသွားပြီပေါ့เนาะဒါဘဝင်ကြသွားတယ်ဆိုဝီထိဆုံးပြီဘဝင်တစ်ချက်ဖြစ်ပြီးတာနဲ့သုတိဒီလိုသ sa ti ra sa ba. Ti ra ne da bhyai ne nao bhava paridhan di sa ta kha re phya pa re. Era no da emana anji chi ba re. Da yao siya ro ti re chai ma sa asem ma pya pu re pya. No gu siya ro te shi ni do ma sa talumi talum sa phya twa ra. The loop chit ware ni amalebe, patanta tigene, jangju sapiro duwarabe. No? Ero, siaru, tire chimale, sudi se, chipirane, nabawa bridan is it. ta asin ma pya bu set twa da be no set twa de twae di sait asin ga da ka de set twa de twae da sia ro tamuti tissa a phye di pauku be nau bwa ku twa de lo da sia ro so ya da no ero suti a paridan ni sait no sia ro ga balau be we we aku te pi ro nat pi ma twa phye me da mo byam ma pi ma twa phye me da mo awi si ma twa phye me chat chin me တေပြီးတာနဲ့ဂျာဘဝဆိုတာမရှိဘူးเนาะဆရာတို့ဗုဒ္ဓဘာသာမှာပြီးတော့မှာသဘောရဆိုရင်ဂျာဘဝမရှိအဲ့တော့လိပ်ပြာကောင်တက်ကောင်ကခန္ဓာကိုယ်ကထွက်ပြီးတော့ခொနရက်လောက်သွားလျှောက်ပြီးတော့เนาะလျှောက်သွားလာနေတယ်ဆိုတာဒါကဆရာတို့ဗုဒ္ဓဘာသာယူဆမဟုတ်ဘူးเนาะကြံတဲ့ဥမာဟိန္ဒူယူဆတို့ပဲဒါတွေကနည်းနည်းရောပါလာတဲ့သဘောပါအဲ့တော့ဆရာတို့ကဗိဒ္ဓန်တွေဖြစ်ပြီးနောက်ဘဝအဲ ဒီဒီဝီတိမှတ်မိပဲဖြစ်ပါတယ်เนาะဒါဆရာတို့ကပုံမှန်မျက်စိတော့အစကုဒွာရမှာဝီတိဖြစ်ပုံပဲဒီမှာတော့ဇော9ချိန်ပေါ့အခုတော့ဇော9ချိန်ဒါလေးပဲกว่าတယ်ဈာနာတူတူကြီးပဲเนาะကဲကောင်းပြီဒုတိယဝီတိမှာတော့ तू อ่ะတီတီနှလုံးလှုပ်ထားเนาะအဲ့ဒါလည်းပဲဆရာကလည်းပြထန်းစာဥဖြစ်တဲ့เนาะရှင်ဇဏဂာဘိဝန္တစာဥကိုမှီညားမဲ့တော့ရေးတော့ဆရာလည်းတီတီတလုံးလိုက်လှုပ်လိုက်တာပေါ့လေအဲ့တော့အခုတော့ဆရာကတော့တီတလုံးပဲထားခြင်းနဲ့ဘာဖြစ်လို့လဲဆိုတော့အတိမဟာတယောတီတလုံးပဲရှိအောင်เนาะတီတလုံးပဲဒီတီအစွန်တီတလုံးချစ်လိုက်ပေါ်ကတိုင်းမဲ့တီနာဓပါသသနာဝုဇော၅ကြိမ်တရားယုံ၅ကြိမ်တူတူပဲပေါ်ကဘာကွာတယ်လဲဆိုတော့ဒုတိယဝီတိမှာတရားယုံ၅ကြိမ်ဖြစ်ပြီးတော့ဘဝင်စိတ်မှဖြစ်ပဲနဲ့သုတိစိတ်တခါတည်းသိတယ်ဒါလည်းဒီလိုလည်းသိနိုင်တယ်ဆိုတာသူပြတာပါပဲအဲ့တော့သိပြီးတော့နောက်ဘဝပရိသန္ဓေဘဝင်စိတ်ဖြစ်သွားပါတယ်ကဲအောက်ကမဟန္တာယုံမှကြတော့ဆရာတို့တီ၃လုံးဖြစ်နေတယ်ဟိုကောင်ကဟိုမှာ၅လုံးလုံးလို့ဒီမှာ၃လုံးသူလောက်ထားတာအဲ့ဒီမှာလေအစွန်တလုံးဆရာတို့ဖြတ်မယ်နော်ဆရာတို့မဟန္တာယုံမှာအတိတဝင်လာနှစ်ချက်နောက်အောက်ကဝီတိမှာတော့အတိတဝင်သုံးချက်ပေါ့နှစ်ချက်သုံးချက်နော်အဲ့ဒါလေအောက်မှာလေအစွန်တအတိတလုံးဆရာတို့နော်ဒါဖြတ်လိုက်ပါကဲဒီမှာကြတော့အဲ့ဒီပထမအတိတဝင်ဥပတ်တဲ့ချိန်အာယုံလာဥပတ်တယ်စိတ်တကနာနှစ်ချက်ကြာမှအာယုံထင်းတယ်ဒါကြောင့်တီနှလုံးဖြစ်သွားတာအယုံထင်းရင်အပေါ်ကတိုင်းမယ်နာတာပါစသနာဝုဇောငါးချင်းအပေါ်တိုင်းမယ်ဘာကွာလေတရားယုံမဖြစ်တော့နော်အာယုံကတိယုံအားကြီးတယ်ဆိုရင်တရားယုံမဖြစ်ပါဘူးဇောငါးချင်းပြီးတော့ဘဝင်ကျသွားတယ်ဒါဝီတိပြီးပြီးပြီးတော့သုတိသေးတယ်နောက်ဘဝပရိသန္ဓေဘဝင်ဆက်ပြီးတော့ဖြစ်သွားပါတယ်အဲ့တော့ဒုတိယမဟန္တာယုံဝီတိမှာတော့တီ၃လုံးမယ်နော်အစွန်တီ၃လုံးစားလို့ဖြတ်မယ်အဲ့တော့တိတဝင်သုံးချက်ကြော်တဲ့အခါအယုံထင်တယ်ဘဝင်အနေဝီတိစိတ်ကစောစောကအတိုင်းဖြစ်ပါတယ်ဒီမှာလဲဇော၅ချိန်ဖြစ်ပြီးတော့ဘဝင်မခံတော့ဘဲနဲ့သုတိသိနိုင်ပါတယ်တဲ့ကဲဒါဆိုရင်ဒါဆရာတို့စက္ခုဒွါရမှာနော်အယုံထင်ပုံသိပုံနှစ်မျိုးပြောပြပြီအဲ့တော့နားမှာနော်နှာခေါင်းမှာအယုံထင်တဲ့ဒီပုံစံပဲပေါ့အတူတူပဲပေါ့ပြီးတော့ဆရာတို့စာမျက်နှာ165မှာကတော့အတိဝိဘူတာယုံမနောဒွာရမရဏတာနနဝီတိဖြစ်ပုံဆိုပြီးတော့ပြထားတယ်အဲ့တော့မနောဒွာရမအာယုံထင်တာကတော့စောစောကရှားတို့ကံနမိတ်နော်ကံနမိတ်ကကံကစေတနာဆိုတော့ရှားတို့မနောဒွာရမှာပဲထင်နိုင်တယ်နောက်တစ်ခုကတော့အတိတ်ကမ္မနမိတ်နော်ရှားတို့အတိတ်ကလုံထားတဲ့ကံနမိတ်ဥမာကိုကရှင်ဘုံဘုရားရှိခိုးလာတာကိုကကြာပြီအခုကိုသေတဲ့ချိန်မှာအဲ့ဒီရှင်ဘုံဘုရားကိုပြန်မြင်တယ်ပြန်မြင်စင်တာအတိတ်အာယုံဖြစ်သွားပြီအတိတ်အာယုံဆိုရင်လေမနောဒွါရပဲထင်တယ်မျက်စိမှမထင်နိုင်ဘူးဒါကြောင့်အဲဒါလို့ထင်ရင်ရှားတို့မနောဒွါရဝီတိဖြစ်ပါတယ်ကဲဝီတိဖြစ်ရင်မနောဒွါရမှာရှားတို့တီမရှိဘူးနော်ဒါတော့တီဖြစ်ပလိုက်တီမယူနဲ့တော့မနောဒွါရမှာတီတလုံးမှမယူဘူးနော်ရှားတို့အာယုံကမနောဒွါရမှာလာပြီးတော့
ချက်ချင်းထင်တာပဲထင်ရင်နာဒဘဝနေကြိမ်လှုပ်ပြီးတော့ပြတ်တယ်ပြီးရင်မမနောတော်တော်ဝိဇံအာယုံကိုဆင်ကျင်တယ်ဆုံးဖြတ်တယ်နော်ဆင်ကျင်နှလုံးသွင်းပြီးတော့ကောင်းမကောင်းတခါလေးဆုံးဖြတ်တယ်ဆုံးဖြတ်ပြီးတော့ဇော၅ကြိမ်တခါလေးဖြစ်ပါတယ်ဇော၅ကြိမ်အဲ့ဒီအာယုံရတာခံစားတာပဲပြီးတော့တရားယုံ၄ကြိမ်ဆက်ပြီးတော့အာယုံခံစားပါတယ်ပြီးတဲ့အခါစောစောကလို့ပဲဘုံဝင်ကြသွားတဲ့ဇုံဝီတိပြီးပြီပြီးတော့သုတိသေးတယ်နောက်ဘဝပရိသန္တိဘဝင်ဖြစ်သွားပါတယ်နောက်တဝီထိမှာတော့တီနှလုံးမယူဘူးနော်နာဒမဇောငါကြိမ်တရားယုံနှစ်ကြိမ်ဖြစ်ပြီးတဲ့အခါဘဝင်မကြတော့ဘဲနဲ့သုတိသေးတယ်သေပြီးတော့နောက်ဘဝပရိသန္တိဘဝင်ဖြစ်သွားပါတယ်အောက်ကတော့ဝိဘူတာယုံနော်တိယုံထင်ရှားတဲ့အာယုံဒီမှာလဲတီတွေအလုံးရှားလို့ဖြတ်လိုက်မယ်တီတွေမယူဘူးကဲအပေါ်ကတိုင်းမဲ့နာဒမဇောငါကြိတ်တရားယုံမဖြစ်တော့ဘူးเนาะတရားယုံမဖြစ်ပဲနဲ့ဘဝင်ကြပြီးတော့သုတိသေးတယ်ပြီးတော့နောက်ဘဝပရိသန္တိဘဝင်ဆက်ဖြစ်ပါနောက်တဝီထိမှာတော့နာဒမဇောငါကြိတ်เนาะဇောပြီးတာနဲ့သုတိတခါလဲသေးတယ်ဒါလို့လဲသေးနိုင်ပါတယ်သေပြီးနောက်ဘဝပရိသန္တိဘဝင်ဖြစ်သွားပါတယ်ကဲအဲ့ဒါဆရာတို့သေတဲ့ချိန်မှာဖြစ်ပုံလေးပဲဗျာနော်အဲ့တော့ဒါဗုဒ္ဓဒီဆရာတို့ဗိဓမာကတော့တိတိကျကျတလူပြသွားတာအင်မတန်ဝန်သာစရာကောင်းနော်ဒါရောက်ဆရာတို့ကဒီဘဝသေပြီးတော့နောက်ဘဝဖြစ်တဲ့လူဟာဒီလူဟာမူလလူပဲလားနော်နောက်လူတယောက်လားအစ်စ်လားဆိုရင်ဘယ်နဲ့ဖြေမလဲအဲ့တော့ဖြေရမှာမူလလူလည်းမဟုတ်ဘူးအသစ်လည်းမဟုတ်ဘူးအဲ့တော့ဖြေရမှာအဲ့ဒါလို့ဖြေရမှာအဲ့တော့အခုလည်းပဲเนาะဆရာတို့ပညာမှာတော့လူဆိုတာမရှိဘူးเนาะပညာဆိုတာသမုဒ္ဓိတစ္ဆာအနေနဲ့ပြောရင်လူတွေတရားတွေပါတယ်ဆိုမရှိဘူးဒီစိတ်စေတသိက်တွေဖြစ်နေတာပဲဆရာတို့ဒီဘဝမှာလည်းပဲအသက်ရှင်နေတုန်းမှာလည်းเนาะမျက်စိနားနာရှာကိုအာယုန်တွေလာတိုင်းဝီထိစိတ်ဖြစ်လိုက်ပြီးတော့မနောတော်တော်ဝီထိဖြစ်လိုက်ဘဝင်စိတ်ကြလိုက်အာယုန်ဒီလာတိုက်လဲဝီတိဖြစ်လိုက်နော်ဒီအဲ့ဒီစိတ်ဒီကိုမြင်တွေ့ကြားသိတဲ့ပုံမှာပဲနော်ကိုကလှုပ်ချင်တယ်သွားချင်တယ်ဆိုရင်အဲ့တော့ဒါနဲ့လဲဇောစိတ်နဲ့သွားနေကြတာပဲအဲ့တော့စိတ်စိတ်သိတဲ့ယုတ်ဒီပရမယုတ်ကလှုပ်လှုပ်နေတာပဲရှိတယ်သူတို့ဖြစ်ပြနေတာပဲရှိအဲ့တော့ဆရာတို့ကတော့လူအကောင်ထင်နေနဲ့ဆရာတို့မြင်ပြီးတော့ဟာလူသွားနေတယ်လို့ဆရာတို့ထင်နေတာမော်ရကားကြည့်လိုက်ရင်ဆရာတို့ကမော်ရကားသွားနေတယ်လို့ဆရာတို့ထင်တာပဲအမှန်ပြမော်ရကားကနော်မော်ရကားဆိုတာမရှိဘူးနော်ဆရာတို့ဒီကားဘော်ဒီတွေဒါဖြုတ်လိုက်ရင်ကားလို့မခေါ်တော့ဘူးပေါ့နော်တာယာတွေဘာတွေဖြုတ်လိုက်ရင်ဒါကားမခေါ်တော့ဘူးတစားစီပြတ်သွားတယ်အဲ့တော့အထေကဆက်တယ်နော်ဆက်အစိတ်ပိုင်းကြီးကသူတို့အလုလုနေတာဒီအလုလုနေတဲ့အတွက်ကိုကားကသွားနေတာပဲရှေ့သွားလို့ရတယ်နောက်ဆုတ်လို့ရတယ်နော်ဘေးကွေလို့ရတယ်စသည်ဖြင့်ဒီတဘောပဲစိတ်စီတသိရုပ်တွေပဲဖြစ်နေတာအဲ့တော့လက်ရှိဆရာတို့ဖြစ်နေတဲ့အချိန်မှလည်းနော်ဒီကံအကျိုးပေးလိုက်တဲ့အခါသူရဲ့အကျိုးဝိပဿိတ်တလုံးပြီးတလုံးဖြစ်သွားတယ်လို့ဆရာတို့ပြောနေတယ်အဲ့တော့ဝိပဿိတ်စေတသိက်တွေနော်ပြီးတော့ကမ္မဇယုတ်ပါဆိုတော့ခန္ဓာ၅ပါးပေါ့ခန္ဓာ၅ပါးဖြစ်လိုက်တယ်ဖြစ်သွားတယ်ဖြစ်သွားတယ်ပြတ်သွားတယ်ဖြစ်သွားတယ်ပြတ်သွားတယ်အဲ့တော့ဆရာတို့အဘိဓမ္မာယပြောရင်အဲ့ဒီခန္ဓာ၅ပါးဖြစ်တဲ့ချိန်ကြီးဆရာတို့အဲ့ဒါအစ်စ်မွေးဖွားတာပဲနော်တစ်ချက်ကလေးရတာတည်တဲ့ချိန်ကြီးအဲ့ဒါအိုမင်းရေရော်တယ်လို့ခေါ်တယ်ပြီးတော့ဒီစိတ်စိတ်တိတ်တွေချုပ်သွားရင်သိရတာပဲပြီးရင်တခါဒီကံကဆက်ကျိုးပြီးတော့နောက်စိတ်စိတ်တိတ်ဖြစ်လာပြန်တယ်ဖြစ်လာပြန်တော့ဆရာတော့အစ်စ်မွေးပြန်တာပဲအိုပြီးတော့သေပြန်တာပဲဒါကြောင့်ဆရာတို့ကခဏမစဲပဲဒီစိတ်တခဏတိုင်းပေါ့လေစိတ်တစ်ချက်တိုင်းတစ်ချက်တိုင်းအစ်စ်တိတ်မွေးဖွားပြီးတော့အိုမင်းပြီးသေနေကြတယ်အဲ့ဒါခတိကမရဏလို့ခေါ်တယ်အမှားဖြစ်ဆရာတို့ကအဲ့ဒါနော်ခဏဒီစိတ်တခဏတိုင်းဆရာတို့အတိတ်တမွေးပြီးတော့ဆရာတို့သေးသေးနေတယ်အဲ့တော့ဆရာတို့ကဒီလိုစိတ်စိတ်သိတွေခန္ဓာတွေပြောင်းသွားပြီမဲ့ဒီလူတယောက်တည်းပဲလို့ဆရာတို့မှတ်မှတ်ဘူးလားနော်ဆရာမွေးအပိဋ္တန်တွေတည်ကြတဲ့အခုဆရာအသက်ရှင်နေတယ်အခုထိဟာဒါတယောက်တည်းပဲလို့ဒါဆရာတို့တတ်မှတ်တယ်ဒီတိုင်းပဲသေတဲ့အချိန်မှလည်းဒီတိုင်းသွားတာပဲနော်သုတိစိတ်သုတိစိတ်ကအခုလက်ရှိကံအကျိုးပေးလို့သုတိစိတ်ဒါသူ့ရဲ့နောက်ဆုံးဝိပဿစိတ်ပဲသူချုပ်သွားတဲ့ကံအစ်ကနောက်စိတ်စီတဲ့တိတ်တွေဆက်ပြီးတော့ဖြစ်သွားစေတာအစင်မပြတ်ဘူး အစင်မပြတ်သွားတဲ့အတွက်ဒီအခုဆရာတို့သုတိစိတ်အထိဒီဘဝကဆရာတို့လိုက်ပါသွားတဲ့နော်ကံဒီရောဆရာတို့မှတ်သားထားဒီရောဆရာတို့လေးလာသိရှိထားတာဒီရောအားလုံးဒီနောက်ဘဝပရိသတ်တွေစိတ်အကုန်ကူးသွားတယ်ဗျာနော်အကုန်ကူးသွားတဲ့အတွက်ကြောင့်အခုတော့ဆရာတို့အဲ့ဒါလို့စိတ်တစ်လုံးနဲ့တစ်လုံးကူးနေလို့ဆရာတို့ကဟာစိုးစိုးကငါပဲအခုလည်းငါပဲဆရာတို့ထင်နေတာဒီတိုင်းပဲပေါ့နော်ဒီမှာလည်းကူးသွားတယ် ီးတဲ့လူတွေလည်းပဲအိတ်မွေးချပြီးတော့သူ့မင်းအတိတ်ကမှန်အောင်ပြောနိုင်တာတွေ့ရတယ်။ဆရာတို့ဖောက်မှဆိုရင်လည်းပဲနော်ကိုကဝိပဿနာရှုလိုက်တဲ့အခါကျရင်လည်းအဲ့ဒါအတိတ်ကမြင်တယ်ဆက်တင်တာပဲဗျာ။အဲ့တော့နော်ဆရာတို့ကဒီလူကတခြားဆိုရင်ဒီရှိကဖြစ်ခဲ့တဲ့လူအကြောင်းသူပဲသိပါမယ်။ဟုတ်လားအခုကသူကအကုန်သိတင်တာ။ဆရာတို့ဒီမှာဖြစ်တဲ့ဇယိုက်တိုင်းနောက်ဘဝမှာဒီတိုင်းတော့ဖြစ်တာ။ဒီဘဝမှာနော်ကိုကဒေါသကြီးတယ်လို့နောက်ဘဝဒေါသကြီးအောင်မှာပဲဒီဘဝမှာစိတ်ကောင်းတယ်လို့နောက်ဘဝမှာစိတ်ကောင်းအောင်မှာပဲဟာဒီဘဝမှာကိုကရုပ်ရှင်ကြိုက်နောက်ဘဝလည်းကြိုက်အောင်မှာပဲဗျာနော်ဒါကြောင့်ဂီတပညာတွေတော်တယ်လို့ကနောက်ဘဝမှာတော်အောင်မှာပဲနော်အဲ့တော့သူကအလုံးကပြိုက်လိုက်သွားတာအဲ့တော့ဆရာတို့နော်လောကမှာဖြစ်ပျက်နေတာအလုံးကဆရာတို့ဘီးဓမ္မာကအလုံးရှင်းနိုင်တယ်ဗျာကြည်ကြည်နက်နက်ရှင်းနိုင်တာနော်ဒီလိုအထောက်ထားတွေကအနောက်တိုင်းလူတွေကမြင်ပေမဲ့တို့ကတော့အဘိဓမ္မာသိမှမသိပဲကိုနော်တို့ကယုံလဲမယုံဘူးဆိုတော့တို့ကတော့ဒါကိုနော်တို့လည်းမရှင်းနိုင်ပဲနဲ့တသက်တို့ကနော်ဒါကိုဂယုမဆိုင်ဘူးအတိအလေးအနက်မထားဘူးဆိုတဲ့သဘောပေါ့အဲ့တော့ဆရာအဲ့ဒီရှင်းပါနောက်ပါမှာရေးထားတာတခုရှိတယ်သိကောင်းတယ်ဗျနော်ဒီအမေရိကကတွေးခေါ်ရှင်ကြီးအခုလက်ရှိတို့တာနော်အမ်နန်တွေးခေါ်ရှင်ကြီးပါမောက်ခဝီလျံဂျိမ်းဆိုတဲ့လူပါအဲ့တော့ဝီလျံဂျိမ်းစာသူကပြောလေဟေးကြီးတဲ့ကြီးကန်းတဲ့အားလုံးမမဲဘူးလို့တက်တည်ပြချင်တယ်ဆိုရင်တဲ့ကြီးကန်းတဲ့အားလုံးလိုက်ဖမ်းနေဖို့မလိုပါဘူးတဲ့ကြီးဖြူတကောင်ပဲရှာဖို့လိုပါတယ်ကြီးဖြူတကောင်တွေ့ရင်ကြီးကန်းအားလုံးမဲသည်ဆိုတဲ့အဆိုပြက်ပြီပြပြီအဲ့တော့ဆရာတို့ကလည်းကွန်းကနော်ဒါလူတယောက်စီကဒါဖန်ဆင်းရှင်ဖန်ဆင်းလို့ဖန်ဆင်းတယ်ဆိုရင်ဆရာတို့အတိတ်ဘဝမရှိဘူးနော်အတိတ်ဘဝမရှိဘူးသေပြီးတော့လည်းနောက်ဘဝမဖြစ်သေးဘူးသူတို့ဆိုတာကနော်သူတို့ကကိုယ့်ရဲ့တင်းကြိုင်းမှာပဲကွာစောင့်နေရဦးမယ်ဆိုရင်ဒါအတိတ်အနာဂတ်လောကလည်းမရှိမရှိရင်အခုလို့အတိတ်ဘဝသိနိုင်တဲ့ပုံကိုယ်တွေဘယ်လိုလုပ်တော့ရှိတော့မှာလဲနော်အတိတ်ဘဝရှိတယ်ဆိုတာဒါသိရင်ဒါတို့ရဲ့ဖန်ဆင်းရှင်ဝါဒပါဖြစ်ပြီလေဖြစ်ပြီတပေါ့ဒါတို့အပြတ်မခံနိုင်ဘူးဒါကြောင့်တို့ဒါပဲဆက်လူလေဆွဲအဲ့တော့ဒါတွေကတွေးပြီမယ်တို့ကမြက်ဒါနော်မြက်ွယ်ပြုတ်နေတဲ့တပေါ့အဲ့တော့တဏိကြတော့လေဒီအမှန်တရားတွေကပေါ်ရင်ပေါ်လာမှာပေါ့လေဗျာနော်လူတွေကတကယ်အမှန်ကိုသိချင်တဲ့လူတွေကလက်ခံပါတယ်ဒီကနောက်တိုင်းတွေးခေါ်ချင်တယ်လည်းလက်ခံပါတယ်ဒါသေချာရှင်းပြပြောပြရင်တော့တို့လက်ခံပါတယ်ကဲတော့ဆရာတို့သေပုံပြောပြီးတော့ဇမျက်နာ166မှာအရူပသုတိနာံပရိသန္တိအပြာဆိုပြီးတော့ဆရာတို့ဘုံဘဝအသီးသီးကသုတိတယ်ဆိုတော့သေတော့ပေါ့ဗျာသေပြီးဘယ်မှာဖြစ်နိုင်တယ်လဲဆိုတာဒီမှာထပ်ပြောတယ်ဗျာအဲ့တော့ဆရာတို့မနေ့ကနော်ဘုံပိုင်းကံအကျိုးပေးပုံဇာလေးဆရာတို့ပြန်ပြီးတော့ဒါအသုံးချပါမယ်ကဲလေဥတပိုက်လေးဆရာတို့ဖတ်မယ်နော်โอ้สามัญ166อ่องนาก็อรูปสุตินังปริตันนี่อเปียมาอากาตานินสายรณะสุติตังอรูปปริตันนี่4บาเนี่ยกามติไอ้ปริตันนี่4บาหูล้วยปริตันนี่10บาဖြစ်နိုင်อีကဲဆရာတို့ဒီဘုံပိုင်းအကျိုးပေးပုံဇာကိုပဲอากาตานินสายรณะဘုံကဗျာမာသိရင်နော်ဘယ်မှာဖြစ်မလဲလို့အခုဒါမေးတာအဲ့တော့အာဂါသနင်္စာယနာဗျမဘုံကဗျမသိရင်ဒီဘုံမှာလည်းပြန်ဖြစ်နိုင်တယ်အထက်အထက်အရူပဘုံမှာလည်းဖြစ်နိုင်တယ်ဒါကြောင့်သူ့ကိုဆရာတို့အာဂါသဒီအာဒီအရူပနော်ပရိတန်ဒီ၄ပါးဖြစ်နိုင်တယ်သို့မဟုတ်တဲ့ကာမသူကတိတိဟိတ်ပရိတန်ဒီ၄ပါးလည်းဖြစ်နိုင်တယ်အဲ့တော့ကာမတိဟိပရိသန္တိ၄ပါးဆိုတာကဒါမဟာဝိပ္ပနော်ကိုတန်းလွင်နေနဲ့ချပြီးတော့မဟာဝိပ္ပညာနသံယုတ်စိတ်၄ပါးနဲ့
ဘယ်မှာပရိသန်တွေသွားဖြစ်မလဲကာမသုကတိ9ပုလူပြည်သူနတ်ပြည်6ထပ်မှာလာဖြစ်ပါတယ်เนาะအဲ့တော့ဆရာတို့အာဂါသနင်္ဆာနာသိရင်အရူပပြန်မှာလည်းသူဖြစ်နိုင်တယ်ပြီးတော့လူဘုံမှာလည်းလာဖြစ်နိုင်တယ်เนาะအဲ့တော့လူဘုံမှာပြည့်လို့ဖြစ်လဲဆိုရင်ဒါလေเนาะဒီကာမတဏ္ဏပေါ့ကိုယ့်ရဲ့ဒီကာမဘုံမှာเนาะဒီဘဝကိုတတ်မဲ့တဲ့တဏ္ဏပြန်ပြီးတော့เนาะဒါပြန်ဆွဲချတဲ့သဘောပဲပြန်ဆွဲချလိုက်တော့ဆရာတို့ကအဲ့ဒီကာမတုဂတိတိဟိပရိဒဏီ၄ပါးကာမတုဂတိကိုနတ်လည်းလာဖြစ်နိုင်တယ်လူလည်းလာဖြစ်နိုင်တယ်အဲ့တော့တိဟိပုဂ္ဂိုလ်အနေနဲ့သာဖြစ်တယ်ကဲဆရာတို့အောက်ကိုတခါပြန်ကြည့်ပါဦးဝိညာဉ်ဉ္စာယနာပြန်မှသိရင်ဒီဘုံမှာသူဖြစ်နိုင်တယ်အထက်အရူပနှစ်ဘုံမှာလည်းဖြစ်နိုင်တယ်ဆိုတော့အောက်ဘုံတော့မဖြစ်ဘူးတယ်ဗျနော်အဲ့တော့အာဂါသဉ္စာယရဏကျင်တော့ဒါမဖြစ်ဘူးအရူပပရိသန္တိ၃ပါးဒီ၃ဘုံမှာတော့ဖြစ်မယ်သို့မဟုတ်ဂုံကပြောတဲ့အတိုင်းပဲကာမတုဂတိတိဟိပရိသန္တိ၄ပါးဖြစ်တယ်တခါအာကိဉ္စညာပြမသိရင်ဒီတိုင်းပဲဒီ၂ဘုံမှာသူဖြစ်နိုင်တယ်သို့မဟုတ်ဒီကာမတုဂတိ9ဘုံမှာဖြစ်တယ်နေဝတင်ညာပြမကြီးသိရင်ဒီနေဝတင်ညာဘုံမှာလည်းဖြစ်နိုင်တယ်သို့မဟုတ်ကာမတုဂတိ9ဘုံမှာဖြစ်ပါတယ်ဟုတ်ပြီနော်ဒါအရူပသိဗျမသိရင်တော့အ ਨੇ ဆုံးကတော့လူပုံပဲအဲ့ဒီလူပုံမှာလာဖြစ်နေတဲ့တိဟိတ်ပုဂ္ဂိုလ်တွေပြီးတော့ဗျမဘုံကနေဆင်းတယ်ဆိုတော့သူတို့ကယုတ်ကြီးတယ်လဲသပါတယ်နော်များသောဖြစ်ဆိုရင်ချမ်းသာတဲ့မိသားစုမှလည်းဒါဖြစ်ဖို့ရှိပါတယ်ကဲဆရာတို့ရူပပရိသန္တိရူပဘုံကသိရင်ဗျမသောဖြစ်မလဲနော်စာမျက်နှာ169ကရူပသုတိနံပရိသန္တိအပြာရူပဝါစသုတိနံအဟိတ်ပရိသန္တိနှစ်ပါးကျင်သောကာမဒွိဟိတ်ပရိသန္တိ၄ပါးကာမတိဟိတ်ပရိသန္တိ၄ပါးရူပပရိသန္တိ6ပါးအရူပပရိသန္တိ၄ပါးဟူ၍ပရိသန္တိ18ပါးဖြစ်နိုင်နေတဲ့အဲ့တော့ရှားတို့အားလုံးကပရိသန္တိက20ရှိပါတယ်နော်ပရိသန္တိ20အနက်ကဒီအပေပရိသန္တိအပေဘုံသူပြန်မဖြစ်ဘူးเนาะဒါအပေပရိသန္တိရှားတို့ဒါဖယ်ပါတယ်ဒါကာမဒုက္ကဋိအဟိတ်ပရိသန္တိပေါ့ပြီးတော့ကာမဒုက္ကဋိအဟိတ်ပရိသန္တိလည်းမဖြစ်ဘူးဒါကတော့ဆွအားတဲ့လူเนาะလူစင်မမီနတ်စင်မမီတဲ့ပုဂ္ဂိုလ်ဒါလည်းမဖြစ်ဘူးအဲ့တော့ဘာဖြစ်မလဲဟောဒါဖြစ်နိုင်တယ်ဗျာကာမဒုက္ကဋိဒွိဟိတ်ပရိသန္တိ၄ပါးဖြစ်နိုင်တယ်ကာမတုဒ္ဓိဒွိဟိပရိသန္တိ၄ပါးဆိုရင်ဘာစိတ်နဲ့ပရိသန္တိလားတည်မလဲမဟာဝိပယ်ညာနာဝိပယုတ်စိတ်၄ပါးနဲ့ဘယ်မှာသွားဖြစ်မလဲကာမတုဂတိ9ဘုံလူပြီးနတ်ပြီးเนาะသူတို့ကအဲ့ဒါအင်္ဂါစုံတဲ့လူတွေနတ်ပြီးပေါ့ဗျာဒွိဟိပုဂ္ဂိုလ်လားဖြစ်လိမ့်မယ်သို့မဟုတ်ကာမတုဂတိတိဟိပရိသန္တိ၄ပါးလည်းဖြစ်တယ်ဒါလည်းလူဘုံနတ်ဘုံမှာတိဟိပုဂ္ဂိုလ်အနေနဲ့ဖြစ်တယ်သောမဟုတ်တဲ့ရူပပရိသန္တိ6ပါးစလုံးဖြစ်နိုင်တယ်အဲ့တော့ဒီရူပဘုံအလုံးမှလည်းသူဖြစ်နိုင်တဲ့သဘောရှိတယ်ဗျပြီးတော့အရူပပရိသန္တိ4ပါးဆိုအရူပဘုံမှလည်းသူဖြစ်နိုင်တယ်ဆိုလိုတာဒီရူပပြမာကနော်ဒီအရူပဇံနဲ့လည်းရအောင်သူကနှလုံးသွင်းနိုင်တယ်ဆိုတဲ့အခါကျဒီဘုံနဲ့လည်းသူရောက်နိုင်တယ်ဆိုတဲ့သဘောပဲဒါကြောင့်ရူပပြမာတွေသိရင်နော်ဆရာတို့အောက်ဆုံးပရိသန္တိနှစ်ခုဖယ်လိုက်ချမ်းသာဖြစ်နိုင်တယ်ကဲနောက်တစ်ခါအတိညာသသုတိနံကာမတိဟိတ်ဒွိဟိတ်ပရိသန္တိ၈ပါးသာဖြစ်နိုင်နေဒီအတိညာသဗျာမာကြီးနော်ဆရာတို့ယုတ်ကြီးပဲရှိတဲ့ဗျာမာဒီအတိညာသဗျာမာယုတ်ကြီးပဲရှိတဲ့ဗျာမာအဲ့တော့သူသိရင်တော့ကာမဘုံမဲ့သွားဖြစ်တယ်ဗျာအဲ့တော့ကာမတုဂတိဒွိဟိတ်ပရိသန္တိ၄ပါးသမုကာမတုဂတိတိဟိတ်ပရိသန္တိ၄ပါးသွားဖြစ်ပါတယ်ဒါကြောင့်ဗျမာရီနော်သိရင်အ ਨੇ ဆုံးကတော့လူပြည်မှာဖြစ်ကြပါတယ်အဲ့တော့ရူပဗျမာကလာရင်ဒွိဟိတ်ပုဂ္ဂိုလ်လည်းဖြစ်နိုင်တယ်နော်အာရူပဗျမာကနေဆင်းရင်တော့တိဟိတ်ပုဂ္ဂိုလ်ပဲဖြစ်တယ်အဲ့တော့ရူပဗျမာတွေကတို့ကနော်ဇန်ချမ်းသာနေပဲနေလေဆိုတော့တီလကလည်းစင်ကြယ်နေတဲ့ပုဂ္ဂိုလ်တွေပေါ့ဗျာနော်ဒါကြောင့်လူမလာဖြစ်ရင်လည်းပဲလှပချောမောပါတယ်အဲ့တော့အဲ့ဒီဆရာတို့ကနော်ဒီဟိုးအထက်အရူပပံရောက်ပြီးရင်လေအခုလိုပဲပြန်ဆင်းလာနိုင်တယ်လူဘဝကနေတစ်ဆီအပေဘဝပြန်ရောက်နိုင်တယ်ဗျာတစ်ချိန်မှာမြတ်စွာဘုရားနဲ့အနန္တာနဲ့ရာဇဂြိုလ်မြို့ထဲဆုံးခံကြွတယ်ဗျာ เนาะซ้องกันจั่วรอไอ้หมิ้วบวบมาเว่มาลีตะกองหมี่จี้โหนึกดีเนี่ยซั่วซั่วไปแล้วอาสาไล่ไปแล้วชาเนี่ยไอ้หว่มาเนี่ยเนาะพญาปิ้งเนี่ยพญาปิ้งหินตั้วลีเนเนปอนยองจี้อ่ะวิ่งเนเนถั่วเดตอนนอกก็ไล่ได้อาชินนันดาก็เลยอนันตติก้องเนี่ยอาชินพญาบาเจ็ดโหลปิ้งเนี่ยโหว่มาลีไม่เห็นน่ะเมียนมาเรพญาบาเจ็ดโหลเลยเอ้ไอ้หว่มาก็တော့ပြီးကြတဲ့နှစ်ဘဝတုန်းကဗြဟ္မာပုံမှာကိုယောင်တဝင်းဝင်းနေတဲ့ဥမာမဟာဗြဟ္မာဖြစ်တဲ့ဆိုကိုယောင်တဝင်းဝင်းနေအခုတော့ကြည်စမ်းမှာဝက်စကျင်းမှာတမြုပ်မြုပ်တဲ့ဗျာတော့တို့မြန်မာစကားနော်ဒါဖြစ်လာတာဗြဟ္မာပြီမှာတဝင်းဝင်းဝက်စကျင်းမှာတမြုပ်မြုပ်နော်ဒါကိုကဟိုမြည်တဲ့အချိန်တည်းကနေပြီးတော့ဒါပြုတ်ကျသွားရင်ဒါဒီစကားပြောလို့ရှိတာပေါ့အဲ့တော့ဘလို့ဖြစ်တာလေအဲ့တော့ပြီးခဲ့တဲ့နှစ်ဘဝတုန်းကသူကဗြဟ္မာမဟာဗြဟ္မာကိုယောင်တဝင်းဝင်းနဲ့အဲ့ဒီကတည်တော့ဒီရာစကြူပြီးမှနော်တထေးသမီးလာဖြစ်တာဟောတိဟိတ်ပုဂ္ဂိုလ်ကပြောတဲ့တိုင်းဒါသူကချမ်းသာတယ်ပြီးတော့အင်မနန်လှတယ်အင်မနန်လှတဲ့မျိုးသမီးဖြစ်တယ်အင်မနန်လှတဲ့မျိုးသမီးဖြစ်တော့နော်အဲ့ဒါပတ်ဝန်းကျင်ကနေပြီးတော့ချီးကျူးကြတယ်ဟာညီမတိတ်လှတာပဲဟာမမတိတ်လှတော့ဟာတူမတိတ်လှတာပဲအဲ့တော့သူချီကျူးငါချီကျူးတဲ့အခါနော်ဟို Charles Mindar is in Diana လို့ပေါ့ဗျာအဲ့တော့နော်ဒီဂျာနယ်တွေကလည်းချီကျူးတယ်ဟာသူ့ပုံနေဂျာနယ်တွေကလည်းရိုက်တယ်ဆိုတော့အဲ့တော့တနည်းကိုဝတ်စုံတစ်မျိုးသူလဲတယ်လို့ဆရာတို့ကြားရတယ်ဗျာဝတ်စုံတစ်စုံစွန်းလဲသူကနော်အဲ့တော့ငွေကသိန်းသန်းနဲ့ချီတော့အကုန်ကြခံတာเออหล่าตะเถหล่าออกมาเออหล่านี่ดูเรียกฉิจูยเออกูกูหล่าออกกูฉินတော့ดีမျိုးသမီးလဲไอ้ဒီတိုင်းနေတယ်ဗျာเนาะเออအကုန်ကညီမหล่าတယ်မမหล่าတယ်ဆိုတော့အဲ့ဒါအหล่าပြင်တာပဲသူကအချိန်ကုန်တာတဲ့ကုသိုလ်ကောင်းမှုလုပ်ဖို့မေ့လျော့သွားတယ်ဒါတော့သေတော့ကိုဝက်မှဖြစ်တယ်အဲ့ဒါသိထားじゃんเนาะအဲ့ဒါเนาะစားတယ်အဲ့ဒါအหล่าကြီးပဲပြင်းနေတော့ကုသိုလ်မေ့နေတော့သိနေတော့ဝက်မှတော့ဖြစ်မယ်ဗျာကဲကောင်းပြီတလို့စင်ရှာတို့နောက်ကြည့်ပါဦးစာမျက်နှာတောက်69ကကာမသုတိနောင်ပရိသန္တိအပြာတဲ့ကာမသုတိနောင်ကာမဘုံကသေပြီးရင်ဥမာဆရာတို့ကကာမဘုံမှာနော်ဆရာတို့သေပြီးရင်ဘမဖြစ်နိုင်တယ်လေဟောသူပေးထားတာကာမတိဟိတ်သုတိ၄ပါးနောင်တဲ့ပရိသန္တိ20လုံးဖြစ်နိုင်တယ်တဲ့ဗျာဟောနော်ဆရာတို့တွေတိဟိတ်ပုဂ္ဂိုလ်တာဖြစ်ခဲ့ရင်နော်ဆရာတို့ကပရိသန္တိ20လုံးအဲ့တော့ဖြစ်နိုင်တယ်ဗျာအဲ့ဒါဆရာတို့ရွေးချယ်ခွင့်ပေးထားတာပဲနော်အဲ့ဒါကိုကြိုက်တဲ့ပုံသွားနိုင်တယ်ဘာဖြစ်လို့အားလုံးပရိသန္တိဖြစ်နိုင်တယ်နော်ဆရာတို့ကကာအတီတမမေဒါနသီလဘာဝနာကောင်းမှုကုသိုလ်တွေကလုပ်ပြီးတော့ပျော်ရင်ဆရာတို့သေမယ်ရောက်မယ်ဒီကကာမကုသိုလ်ကံအကျိုးပေးတော့ဒီကာမဘုံဒီမှာကာမတုက္ကဋိခုနှစ်ဘုံမှာဇာတော့မဖြစ်ဘူးလားနော်ဒါကာမတုက္ကဋိခုနှစ်ဘုံမှာဒါဖြစ်မှာပေါ့ဒါမဟာကုသိုလ်တိဟိတ်ကုသိုလ်ကံဒါကာမတုက္ကဋိခုနှစ်ဘုံပဲအဲ့တော့လူဘုံနတ်ဘုံမှာဇာတော့ဖြစ်ကြမှာအဲ့တော့ဇာတော့ကတိဟိတ်ပုဂ္ဂိုလ်ဆိုရင်ရူပဇံတော့ဇာတော့မရနိုင်ဘူးလားရနိုင်တဲ့အတွက်ကြောင့်အဲ့ဒီရူပဗျမဘုံဒီမှာလဲဇာတော့တော့ဖြစ်နိုင်တယ်နော်ကိုမကိုယ်ပထမဇံတည်းရတယ်ဆိုရင်ပထမဇံဘုံမှာတော့ဖြစ်မှာပေါ့ဒုတိယဇံရအောင်အထုံးဒုတိယဇံဘုံတော့ဖြစ်မှာပေါ့ပြီးတော့အရူပဇံလည်းဆရာတို့ဆက်ပြီးတော့အထုပ်လို့ရတယ်ဒါတော့အခုလေဖောက်တော်ရရိတ်တာမှာနော်ဒီဇံတွေအလုံးရအောင်ဒါသင်ပေးတည်တာတော့ရတဲ့လူတွေကလည်းအများကြီးပါအဲ့တော့ရပြီးရင်အဲ့တော့ကိုကထိန်းထားဖို့တော့လူတော့ပေါ့လေရပြီးတော့ကိုကရိတ်တာနေထွက်တော့နော်ဒီကိုကတာမကုံကာမနေတဲ့မှာဝင်တဲ့ခါကျတော့ဟာကိုကကာမလုတ်တွေလုတ်တဲ့ကာကြတော့ဇန်တွေကရှောကုန်တာပေါ့နော်အဲ့ဒါညူးကြရင်တော့ကိုပေးရင်တော့ဒီဇန်ကုတုကံကအကျိုးပေးတာမသိကြပါဘူးကိုကထိမ့်တတ်နိုင်ရင်တော့ဇန်ကုတုကံအကျိုးပေးမှာပဲအရူပဇန်ရအောင်အထုတ်ရင်အရူပပုံမှာလည်းတော့ဖြစ်နိုင်အဲ့ဒါလိုမဟုတ်ပဲနဲ့ကာမနော်ကာမဂုဏ်ပဲခံစားတော့ပျော်ပါနေအဲ့တော့ပျော်ပျော်နေသေတဲ့ခါပဲရောက်အဲ့ဒါအပေပုံရောက်တာပဲဗျာအပေပုံရောက်တာပဲတရားဆရာတို့ကလွတ်လပ်ခွင့်ပေးထားတယ်ဘလောက်ကောင်းတယ်ဗျာကြိုက်တဲ့ဘုံသွားနိုင်တယ်ဒီကနေ့နော်ဆရာတို့ရွေးချယ်ခွင့်ပေးထားတယ်အဲ့တော့ကိုကကောင်းတဲ့နေရာရောက်ကျင်နေဆိုတော့ကိုကကြိုးစားရမှာပေါ့ဗျာနော်မကြိုးစားဘဲနဲ့တော့ဘယ်ရပါမလဲအဲ့တော့အဲ့ဒီတို့မြန်မာနော်မြန်မာ
ဒီစိတ်ဓာတ်ကလေးပျော်ပျော်နေသေးခဲ့တယ်ဆိုရင်အဲ့ဒါပျော်ပျော်နေရင်နော်သေခဲ့တာမဟုတ်ဘူးဒါတေးမြန်တယ်တေးမြန်ပြီးတော့လေအပေပုံကြလိမ့်မယ်အဲ့တော့အခုအနေချောင်ရင်အသေးချက်တယ်လို့မပြောဘူးလားအဲ့ဒီအနေချောင်တယ်လို့အသေးချက်လိမ့်မယ်ဗျာကဲဒါဆိုရင်တော့တလောက်ဆိုရင်တော့ဆရာတို့ပုံပိုင်းနော်တိတိတာတော့တိပြီးပါပြီအခန်း6ရုပ်ပိုင်းဆရာတို့ဆက်ပါမယ်အဲ့တော့ရုပ်ဆိုတာကပူရင်တစ်မျိုးအေးရင်တစ်မျိုးနော်ဒါပြောင်းလဲတတ်တဲ့သဘောကိုဒါရုပ်လို့သူခေါ်ထားတယ်အဲ့ဒီစာမျက်နှာနော်ဒီရုပ်အခန်း6 168အလယ်ကပထမရုပ်နှစ်မျိုးအရင်ခွဲတယ်ရုပ်ကိုအချင်းအားဖြင့်ဘူတရုပ်ဥပါဒရုပ်ဆိုပြီးတော့နှစ်မျိုးခွဲတယ်တဲ့အဲ့ဒါတဏီနောက်တဏီကနိဗ္ဗာန်ရုပ်အနိဗ္ဗာန်ရုပ်ဆိုပြီးတော့လေနှစ်မျိုးခွဲတယ်အဲ့တော့ဖရာကနီးနှမျိုးနဲ့ရုပ်ကိုနှမျိုးခွဲပြကဲပထမနီးနဲ့ခွဲပြတာအောက်မှာဆရာတို့ပြမှာနော်ပထမနီးကဘူတယုတ်ဥပါဒယုတ်အဲ့တော့ဘူတယုတ်ဆိုတာဘာလဲအောက်မှာပြီးပြီဘူတယုတ်က၄ပါးရှိတယ်တဲ့ဥပါဒယုတ်ထက်ကြီးကျယ်ထင်ရှားတဲ့ယုတ်တွေကိုဘူတယုတ်များလို့ခေါ်ပါတယ်အဲ့တော့ကြီးကျယ်ထင်ရှားတဲ့ယုတ်တွေနော်ဒါဘူတယုတ်များစွာစုဖွဲ့မိလေအကြီးကျယ်ဖြစ်တတ်တဲ့အတွေ့မဟာဘူတမဟာဘုတ်လို့လည်းအမည်ရတယ်တဲ့အဲ့တော့ဒီရုပ်ကချင်းချင်းစုဖွဲ့လိုက်ရင်ကဘာမီကြီးလို့နော်အမှန်ကြီးတဲ့အဆိုင်ခဲတိဖြစ်နိုင်တယ်အဲ့ဒါလို့အေယာမအဆိုင်ခဲတွေဖြစ်နိုင်လို့သူတို့ကိုမဟာဘူတတဲ့အဲ့တော့မြန်မာကတော့မဟာဘုတ်လို့ဒါနော်ဝေါ်ဟာရလုတ်လိုက်ပါတယ်ကဲအဲ့ဒီဘူတရုပ်၄ပါးဘာတွေလဲအောက်မှာပြထားပါတယ်ပထဝီခင်မာခြင်းနူးညာခြင်းအဆိုင်အခဲသဘောအဲ့ဒီမှာအဆိုင်ခဲကိုဝင်းခတ်လိုက်တာကောင်းတယ်နော်အမှားမြဲတို့အဆိုင်ခဲသဘောမဟုတ်ဘူးနော်အဲ့တော့ဒီရုပ်ဒီအများကြီးပေါင်းတဲ့အခါမှာအဆိုင်ခဲဖြစ်တာအဲ့တော့သူ့ရဲ့တိကျောင်းအမှတ်သားကခင်မာခြင်းနူးညာခြင်းသဘောပဲနော်မာတယ်ပြော့တယ်ဥမာဆရာတို့နဖူးမှာစမ်းကြည့်လိုက်အယိုးခံနေတော့ဒီမှာမာတယ်ခေါ်ရမှာပေါ့လေဟောပချိုက်မှကြတော့ပြော့တယ်အဲ့ဒီမာတယ်ပြော့တယ်ဆိုတာပထမီပဲတဲ့ဒါနော်မာတယ်ပြော့တယ်သဘောအဲ့တော့မာတယ်ပြော့တဲ့သဘောဆိုတာအကောင့်ထဲမရှိဘူးနော်မာတဲ့သဘောပြော့တဲ့သဘောဆိုတော့အဲ့ဒီသဘောမျှပဲအလားတူပဲပြီးတော့သူ့ရဲ့နော်ကိစ္စဆောင်ရွက်ချက်ကအတူဖြစ်တဲ့ယုတ်ကလများရဲ့တီးယာမှီယာဖြစ်တယ်တဲ့သူ့နဲ့တူတူဖြစ်တဲ့ယုတ်တရားသူ့ကိုလာမှီပြီးတော့ဖြစ်ကြတယ်ဆိုသူ့မှာလာစုဖွဲ့တာပေါ့ဗျာနော်အဲ့တော့ကြံတဲ့ရုပ်ကြီးကိုသူကနေပြီးတော့သူ့စီမှာလာဖြစ်အောင်တီယာမီယာဖြစ်သူဆောင်ရွက်ပေးတယ်ပြီးတော့အာဘောကဖွဲ့စည်းခြင်းယူစည်းခြင်းသဘောပဲနော်ဖွဲ့စည်းခြင်းယူစည်းခြင်းသဘောလို့ပြောရင်ပြီးတယ်သူ့ရဲ့ဆောင်ရွက်ချက်ကကိစ္စဆောင်ရွက်ချက်ကအတူဖြစ်တဲ့ယုတ်ကလပ်တွေကိုပေါင်းဖွဲ့ပြန့်နှံ့စေတယ်စုပေါင်းစေတယ်ပြန့်နှံ့စေတယ်ဥပမာပေးတာကဆရာတို့လင်မန်းတစ်ချက်မှာနော်၆တွေးတဲ့ဂျုံနော်တဘူးဆရာတို့ထည့်လိုက်ဂျုံမှုတ်က၆နေတယ်ဆိုရင်တခုနဲ့တခုမကပ်ဘူးမှုန်နေရမကပ်ဘူးဟောဆရာတို့ရေးနော်လဖေးတပကံတော့ထည့်လိုက်ထည့်လိုက်တာနဲ့ရေးထိတာနဲ့စိုးသွားတာနဲ့ဘာဖြစ်သွားလဲစီးကတ်လာတယ်ဒါစီးကတ်တဲ့သဘောကလေဒါအာဘောပဲစီးကတ်ပြီးတော့တခါလေလုံးဖွဲ့သွားတယ်နော်လုံးဖွဲ့သွားတယ်အဲ့ဒါဖွဲ့စီးခြင်းသဘောပဲကဲနောက်ထပ်ရေးတစ်ခွက်ထပ်ထည့်အောင်ยีถัดได้โลยีมาတော့ยีเจတော့အဲ့ဒါမစီးသွားဘူးလားအေးအဲ့လိုစီးသွားတာယူစီးခြင်းသဘောเนาะပြန့်နှံ့သွားတဲ့သဘောဟာလေပဲဒါလည်းအဘောပဲတဲ့အဲ့တော့အဘောကကွန်ယူစီးတဲ့ဖွဲ့စီးတဲ့သဘောတလို့ပြီးတာအဲ့တော့ဆရာတို့ကသိပ္ပံနဲ့ဆရာတို့ကြည့်တဲ့အခါကျတော့เนาะအဘောကလျက်စစ်တတ်သဘောပဲလို့ဆရာတို့ယူဆပါတယ်တွတ်တူတာလျက်စစ်ဆွမ်းရင်သဘောပေါ့ဗျာလျက်စစ်မှာအဖို့မှမရှိဘူးလားအဖို့မရှိတော့အဲ့ဒီအဖို့မဆွဲပြီးတော့ပေါင်းတာပဲ။နော်ဆရာတို့ဓာတ်ပေါင်းခြင်းနဲ့မှအဲ့ဒီအဖို့မဒါအီလက်ထရောအီလက်ထရောထွက်သွားရင်ကိုယ်အဖို့ဖြစ်တယ်။အလွယ်ထွန်ရတဲ့ကောင်ကအမဖြစ်သွားတယ်။ဓာတ်ဖို့နဲ့ဓမ္မနဲ့ဆွဲငင်တယ်။ဆွဲငင်တော့သူကပေါင်းပေါင်းတယ်။တလူကြီးနဲ့ပေါင်း။ပြီးတော့အဲ့ဒီလျှက်စစ်တပ်ကမစည်းဘူးလား။အီလက်ထရောကယူစည်းတဲ့သဘောရှိတယ်။ဖို့ဖွဲ့စည်းတဲ့သဘောရှိတယ်။ဒါကြောင့်ဒီအဘောကိုဒါလျှက်စစ်ဆွမ်းအင်းလို့ဆရာတို့ယူလို့ရတယ်ဗျာ။ပြီးတော့တီဇောကပူချင်းအေးချင်းသဘောဆိုတော့အပူဆွမ်းရင်လည်းသွားတူတာပဲနော်အပူဆွမ်းရင်လည်းသွားတူတာပဲအတူဖြစ်တဲ့ယုတ်ကလတေကိုရိကျက်စေတယ်ထက်စေတယ်ပူစေတယ်နူးညစေတယ်တဲ့
ရှာတော့နော်တရားကူတရားတီးတွေကင်းတယ်အကင်းကနေတပြေးပြေးအဲ့ဒါရေးပြီးတော့နောက်ဆုံးမှဲ့တဲ့အထိအဲ့ဒါလိုကြီးကျက်သွားပြီးတော့မှဲ့တဲ့အထိလုတ်ပြီးတာလေတီဇောပဲနော်ဆရာတို့ကဟောဒီငချောက်ငါးတွေအစူတွေနော်ဆရာတို့ကခွဲပြီးတော့နေလှမ်းလိုက်တဲ့ကချောက်တော့တာနော်အဲ့ဒါကျက်သွားတဲ့သဘောကလည်းပဲဒါလည်းတီဇောပဲအဲ့တော့ဆရာတို့ချက်ပြုတ်တဲ့အခါရေနဲ့ချက်ပြုတ်တော့နူးညသွားတယ် เนาะအဲ့ဒါတွေလဲတီဇောသဘောပဲအဲ့တော့တီဇောကကောညစ်ချက်စီတဲ့ပူးစီတဲ့တော့တီဇောလဲစွန့်ရင်သဘောပဲဗျာပြီးတော့ဝါယောဝါယောအထောက်ကံခြင်းတွန်းကံခြင်းသဘောတဲ့အဲ့တော့တွန်းကံတဲ့အတွက်ရှားတို့လှုပ်ရှားနိုင်တယ်အဲ့တော့လှုပ်ရှားခြင်းဆိုတာအဲ့ဒီတွန်းကံခြင်းရဲ့အကျိုးဆက်ပဲအဲ့တော့အခုရှားတို့ဘာဖြစ်လို့မတက်ရနိုင်နေလဲနော်စဉ်းစားကြည့်အဲ့ဒါရှားတို့နော်ဒီ ကြည့်ရုပ်ကလှုပ်ထိုင်ကြည့်ရုပ်ကတလောက်ဒလူဆိုရင်တော့မတက်ရနိုင်ဘူးလဲသွားမှာနော်အခုကြတော့ဆရာတို့တလောက်ထိတယ်လည်းမလဲသေးဘူးဆိုတဲ့ဟာအဲ့ဒါထောက်ကန်တဲ့သဘောပဲနော်ထောက်ကန်တဲ့သဘောပြီးတော့တွန်းကန်တဲ့သဘောကြောင့်ဆရာတို့ကရွေ့ရှားနိုင်တယ်မှာခြေတွေလှမ်းသွားနိုင်တာပေါ့ဗျာအဲ့ဒါတွန်းကန်တဲ့သဘောနဲ့ရွေ့ရှားသွားနိုင်တာနော်အဲ့တော့ဒါကဆရာတို့အရွေ့စွန့်ရင်သဘောလို့
ဲ့ဒါယုတ်ကလလို့ခေါ်တယ်အစုယုတ်ကလတွေအများကြီးပေါင်းဖွဲ့လိုက်ရတာအတုံးခဲတွေဖြစ်လာတာပဲဒါယုတ်တုံးယုတ်ခဲတွေဖြစ်လာတာပဲနော်ဒီ၄ခုပဲဒီ၄ခုအခြေခံပဲဒါကြောင့်ဆရာတို့နော်ဒီမြတ်စွာဘုရားယုတ်ကြောင်းပြောသွားတဲ့အခါမှာသိပ္ပံကသိထားတဲ့ဓာတ်နဲ့စွန့်ရင်တွေအကြောင်းပါတယ်လို့ဒါဆရာတို့ကအခုပြောတာနော်သူတို့အားလုံးပေါင်းဖွဲ့လာအများကြီးပေါင်းဖွဲ့လာရင်ဒါအကောင့်ထဲဓာတ်တွေဖြစ်သွားတယ်ဟုတ်အခုတခုကြီးဆိုရင်လည်းတို့ကစွန့်ရင်သဘောတွေနဲ့ရှိနေကြကဲအဲ့ဒါကဘုဒ္ဓယုတ်၄ပါးပဲဥပါဒာယုတ်24ပါးရှိတယ်တဲ့ဥပါဒာယုတ်ကအမှီယုတ်တည်းဘုဒ္ဓယုတ်တို့ကိုမှီတွယ်ပြီးတော့ဖြစ်ကြတဲ့ယုတ်24ပါးရှိတယ်အဲ့ဒါကိုအစုငယ်ကလေးတည်းနဲ့သူကခွဲထားပြပါတယ်အောက်ကနော်ဆရာတို့ပတာရယုတ်၅ပါးကိုဆရာတို့သွားပါမယ်ပတာရယုတ်၅ပါးကစောစောကနော်ပကိန်းပိုင်းတုန်းကဆရာတို့မြင်ခဲ့ပြီပါပြီဘူတယုတ်၄ပါးကိုကြည်လင်စေတတ်တဲ့အကြည်ဓာတ်၅ပါးကိုပတာရယုတ်တည်းလို့ခေါ်တယ်တဲ့အဲ့တော့ဘူတယုတ်တွေကိုကြည်လင်အောင်သွားလုပ်ပေးတယ်ကဲပတာရယုတ်၅ပါးဆရာတို့ဖတ်ကြည့်လိုက်ပါနော်ဆရာတို့သိပြီးသားပါစက္ခုပတာရမျက်စိအကြည်ဓာတ်မျက်နှာဝန်းလေပုံနှိပ်ချင်ရာမျက်လွာခုနှစ်ထပ်တို့၌ပြန့်နှံ့ပြီးတည်တယ်သောတပတာဒနာအချီတနာပေါအတွင်း၌လက်စွတ်တရံရှိသည့်အရ၌ပြန့်နှံ့ပြီးတော့တည်တယ်အဲ့တော့နော်ဆရာတို့ကဖျားကဒီရုပ်တရားကြီးနေတာကိုဒါဆရာတို့ကတမာတိမျက်စိနဲ့ချင်းကြီးနေမှမျက်နှာကြီးနေတာမြင်လို့သူကပတာရယုတ်ဒါအချီယုတ်တယ်အဲ့တော့စက္ခုပတာရလည်းမျက်စိအကြည့်ရောမျက်နှာဝန်းမှာနော်ဆရာတို့ပုံရိပ်တွေထင်းနေတာဆရာတို့မြင်ရပါတယ်အဲ့တော့ခုနှစ်လွှာရှိတယ်တဲ့ဒီမှာပြောထားတာဒါတော့တလွှာတင်တဲ့ရင်ကိုကခွာလို့ရတယ်နောက်တလွှာနောက်တလွှာပေါ့ဗျာနော်အဲ့တော့ကိုကအတိတ်ကသူများမျက်စိကန်းအောင်လုပ်ထားတဲ့လူတွေဟောဒီဘဝကြရင်ကိုကမျက်စိပြန်ကန်းတယ်မျက်စိပြန်ကန်းတယ်ဆိုရင်ကံကအဲ့ဒီစက္ခုပတာရရုပ်ကိုမဖြစ်စေတော့ဘူးမဖြစ်စေတော့ဘူးဆိုတော့စက္ခုပတာရမပါဘူးဆိုမမြင်နိုင်တော့ဘူးပေါ့နော်ဒါဘလို့မှကုလို့မရဘူးသောတာပတာရနာအချီတက်နော်ဒါနာစီမှာရှိတဲ့အချီယုတ်လို့တလို့ယူဆနိုင်ပါတယ်သူကအဲ့ဒီအတန်ကိုဒါကိုနော်ဒါ sensitive ဖြစ်တယ်ဃာနပတာရကနှာချီတက်နှာခေါင်းပေါက်အတွင်းစိတ်ခြေတံရှိတဲ့ရမပြနှပြီးတော့တည်တယ်အဲ့ဒါလည်းပဲနော်ဒီအပွေးနာတွေဝင်ပြီးတော့ထိရင်သိနိုင်တဲ့အချီယုတ်တွေပဲဇိန်ဝါပတာရရှာအချီတက်ရှာဤအလေအထက်ပြင်တွင်ကြရွက်ဖြာတရံရှိသည့်အရ၌ပြန့်နှံ့ပြီးတော့တည်တယ်ဒါရှာရဲ့နော်အောက်နာကအပေါ်ကရှာပြားအောက်နာမှာဒီပတာရယုတ်ကြီးရှိတယ်အဲ့တော့အဲ့ဒီမှာနော်အဟာရဓာတ်နဲ့သွားတည်ရင်ဒီဆရာတို့အရသာကပေါ်လာပါတယ်ကာယပတာရကကိုယ်ချီတတ်ဆံပြားမွေးဖြာခြေသေးဖြာလက်သေးဖြာချုပ်မာတဲ့အရည်တွေကိုခြံလှပ်ပြီးတော့တကူလုံးမှာပြန့်နှံ့ပြီးတော့တည်တယ်ဆရာတို့ခြေသေးလက်သေးလှီးလိုက်မနာဘူးအဲ့တော့ဘာဖြစ်လို့မနာလဲအဲ့ဒါပတာရယုတ်မရှိလို့တည်းဗျာအဲ့ဒီမှာပတာရယုတ်မရှိဘူးဒါဆရာတို့သိပ္ပံနေနဲ့လေသူတို့ကဒါသေနေတဲ့ cells တွေလို့သူကပြောတယ်ဒါ dead cells ပဲ ဆိုပင်နဲ့ dead cells ပဲဒါကြောင့်ဆိုပင်ညှန့်ရင်လည်းဇာတို့မနာဘူးအဲ့တော့ကြံတဲ့နေရာဇာတို့ထိလို့သိနိုင်တဲ့နေရာတိုင်းရင်အဲ့ဒါကာယပတာရရှိတယ်နော်ဒီကာယပတာရနဲ့အထီးတွေ့ကိုဇာတို့သိခြင်းဖြစ်ပါတယ်အဲ့ဒါပတာရယုတ်ငါပါပါပဲပြီးတော့ဂောစရယုတ်ခုနှစ်ပါပင်စဝိညာဉ်ရဲ့ကျက်စားရာအာယုံများဖြစ်ကြတယ်တဲ့ပင်စဝိညာဉ်ဆိုတာမြင်သည့်စိတ်ကြားသည့်စိတ်နာသည့်စိတ်ထိသည့်စိတ်စားသည့်စိတ်ပေါ့အဲဒီစိတ်တွေရဲ့နော်ကျက်စားရာအာယုံ၅ပါးပါပဲဒါဆရာတို့သိနေတဲ့အာယုံ၅ပါးပဲဒါလည်းစောစောကဆရာတို့သိခဲ့ပြီးပါပြီဖတ်ကြည့်လိုက်ပါမယ်ရူပာယုံအစင်ဝဏတတ္တယုံအတန်တတ္တဂန္ဓာယုံအနဂန္ဓာရတ္တယုံအယတာရတ္တဖုထပ္ပယုံအထိတွေ့ဖုထပ္ပတရားကိုမှထွိတိကောင်းသောပထဝီတီဇောဝါယောတို့ဖြစ်ကြ၏အဲ့တော့ဆရာတို့ဖုထပ္ပယုံအထိတွေ့ဆိုတာနော်ဖုထပ္ပကအထိတွေ့လို့ပဲအဓိပ္ပာယ်ရသေးတယ်အဲ့တော့တရားကိုဆိုတာပရမတ်တရားပေါ့လေပရမတ်ယုတ်တရားကတော့ပထဝီတီဇောဝါယောဖြစ်ပါတယ်ပထဝီကကမာတယ်ပြော့တယ်တီဇောကပူတယ်အေးတယ်နော်မဆရာတို့နဖူးမှာစမ်းကြည့်နည်းနည်းမှာနှွေးတယ်ပါးမှာစမ်းကြည့်အေးတယ်အဲ့ဒါပူတယ်အေးတယ်ဆိုရင်ဒါတီဇောပဲဝါယောကတွန်းတယ်ထောက်တဲ့သဘောနော်ကိုနည်းနည်းလေးဖိကြည့်လိုက်ရင်ဟိုကသူကပြန်ထောက်ထားတယ်ပြန်တွန်းတဲ့သဘောအဲ့ဒါကနော်ဒီဖုတ်တပါယုအဲ့တော့ဒီအာယု၅ပါးကဆရာတို့သိတဲ့အာယု၅ပါးပဲအစင်သာနာယတာထိတွေ့အဲ့တော့ပါရမတ်နော်တရားကိုယ်ဒီပြောရင်သူနာမည်ကပါလေဝဏ္ဏသတ္တဂန္ဓာရတ္တဖတ်တော့ဘုဘုနောပထဝီတေဇောဝါယောယူရတယ်အဲ့တော့ပါရမတ်ယုတ်ဘယ်နှခုရလဲတရားကိုယူတော့ခုနှစ်ခုမရဘူးလားဒါကြောင့်သူ့ကိုဂောစရယုတ်ခုနှစ်ပါးလို့ခေါ်တယ်ဗျာဟုတ်ပြီနော်ကဲဆရာတို့တခါအောက်ကဘာဝယုတ်နှစ်ပါးလေးဆရာတို့တခါဖတ်ကြအောင်မယ်အဖို့မှဖြစ်ဖို့ရအကြောင်းခံဖြစ်သောယုတ်များသည်အဋ္ဌိဘာဝယုတ်အမတရဝါဖြစ်ပေါ်ရန်အကြောင်းခံဖြစ်သောယုတ်အမတရဝါဤတကူလုံးမှပြန့်နှံ့ပြီးတည်တယ်ပုံဘာဝယုတ်အဋ္ဌိတရဝါဖြစ်ပေါ်ရန်အကြောင်းခံဖြစ်တဲ့ယုတ်အဋ္ဌိတရဝါဤတကူလုံးမှပြန့်နှံ့ပြီးတည်တယ်ပုရိသဘာဝယုတ်လို့လည်းခေါ်ပါတယ်အဲ့တော့ယောက်ျားနဲ့မိန်းမကွာခြားတာအဲ့ဒီယုတ်နှမျိုးချောက်တယ်ဗျာနော်အဋ္ဌိဘာဝကအမျိုးသမီးတွေဒါအမတ်တော်ဝါတွေမှာဟိုမှာကြက်စွင်လဲကြက်ဖနဲ့ကြက်မမတူဘူးခွေးစွင်လဲခွေးတီခွေးမမတူဘူးလူစွင်လဲအမျိုးသားမျိုးသမီးမတူဘူးအဲ့ဒါဒီယုတ်တီကြောက်ပဲတဲ့ဗျအဲ့တော့အဋ္ဌိဘာဝရာနော်အဲ့ဒီအမတ်တော်ဝါရဲ့နော်အမတ်တော်ဝါရဲ့ဒီကုလုံးမှာပြနှားပြီးတော့ရှိတယ်ပြီးတော့အမတ်တော်ဝါရဲ့အသွင်တရံအမူရာတွေနော်ထူးခြားတဲ့အသွင်တရံတွေဥမာဇာတို့အမျိုးသမီးရဲ့ပုံတရံနဲ့ယောက်ျားပုံတရံမတူဘူးနော်အဲဒီလိုမတူတာဒီဘာဝယုတ်တွေကဖန်တီးပေးထားတာနော်ဒီလိုယူတာကဲပြီးတော့ဟတ္တဝတ္ထုယုတ်ကနှလုံးသားအတွင်ပုံညက်စေ့လောက်ပမာဏရှိသည့်တွင်းငယ်၌တည်သောတလက်ဆွမ်းမြလောက်သွေးကိုမှီ၍ဖြစ်သောစိတ်စေတသိက်တွေမှီရာဝတ္ထုယုတ်ကလေးများတဲ့ဒါကြောင့်ဟတ္တဝတ္ထုရှာရုနှလုံးသေးကသွေးထဲမှာပြန့်နှားပြီးတော့တည်တယ်အဲ့တော့နော်နှလုံးသွေးကတော့လက်တစ်ခုလောက်ရှိတယ်လက်တစ်လက်ဆွမ်းဆိုတာတစ်လက်ခုပဲအဲ့ဒီသွေးတွေမှာပြန့်နှားနေတယ်အဲ့တော့ဒီယုတ်ဒီအားလုံးကဒီကံကြောက်ဖြစ်တဲ့ယုတ်တွေကလည်းကံကြောက်အဲ့ဒါခဏမစဲဖြစ်နေတာဘွာဘွာဘွာဖြစ်နေတာပဲဖြစ်ပြီးရင်ရှာရုယုတ်သက်ရှာရုစောစောကရှာရုပြောခဲ့ဘူးတယ်ယုတ်သက်ကစိတ်တခဏစက္ကန့်တစ်ချက်ကြာတယ်အဲ့တော့စိတ်တခဏစက္ကန့်ကြာစိတ်စက္ကန့်နှလုံးစာတော့အဲ့တော့လက်တစ်ဖြစ်မှာစိတ်ကကတိတသိမ်းစိတ်စက္ကန့်နှလုံးဆိုတော့ဘယ်လောက်ကြာမလဲဒီလက်ဖြစ်တစ်ဖြစ်ရဲ့အင်နန်တူတဲ့စိတ်ပိုင်းတွေတခုပဲနော်ဒါတော့ဒီရုပ်တွေဖြစ်ပြီးတော့ချုပ်ချုပ်သွားတာပဲဖြစ်ပြီးသူကချုပ်တာပဲအဲ့တော့နော်ဆရာတို့ကဒီရုပ်အတ္တတွေဖြစ်ဖြစ်နေတဲ့အတွက်ကြောင့်ဒီရုပ်အတ္တတွေမှာဒီကွန်းကဆရာတို့မနောဒွါရလို့ခေါ်တယ်ပုံမှန်စိတ်ကမှီပြီးတော့ဖြစ်တာနော်ဘုံစိတ်ကမြည်ရတော့ဖြစ်တယ်အဲ့တော့ဆရာတို့ကတချို့ကလည်းစဉ်းစားစရာလူတယောက်နှလုံးအစာထိုးလိုက်ရင်ဒီလူကလူအစ်စ်ဖြစ်သွားမလားမူလလူပဲလားနှလုံးအစာထိုးလိုက်တယ်တချို့ကနှလုံးအစာသွင်းလို့ရတာအဲ့တော့နှလုံးအစာသွင်းတဲ့အချိန်မှာသူကမူလနော်ဒီမူလနှလုံးကိုဖြတ်ပြီးတော့ထုတ်မှာ ဟာဒီယဝတ္ထုတရားဖြစ်နေတာအဲ့တော့ဖြစ်ချုပ်ချုပ်နေပဲเนาะပြီးသွားရင်လည်းဒီမှာဖြစ်ချုပ်ချုပ်နေသူဖြစ်နေတာပဲပေါ့ကေတာဟာဒီယဝတ္ထုပြီးတော့ဇီဝိတယုတ်တဲ့ကံကြောက်ဖြစ်တဲ့ကာမဇယုတ်တို့ရဲ့အသက်ကာမဇယုတ်တို့ရဲ့အသက်ရှင်အောက်ချောက်အကြောင်းထူးသဘောတဲ့သူကိုယုတ်အသက်လို့ရှာတို့ခေါ်တယ်ဗျရှာတို့နာန်အသက်လည်းရှိတယ်เนาะအနာန်အသက်ကမှတ်မိသေးလားရှာတို့စေတသိက်တွေပြ
တယ်အခုကဇီဝိတယုတ်ဒါယုတ်အသက်နော်ယုတ်အသက်အဲ့တော့ယုတ်အသက်နံတဲ့ဒါတို့နော်ဒါတွေကသူတို့ကဟိုကံကြောက်ဖြစ်တာပဲယုတ်အသက်ဒီကံမစားယုတ်တွေမှမှဒီယုတ်အသက်ကပါတယ်ကံကြောက်ဖြစ်တဲ့ယုတ်မှပဲဒီကံမစားအဒီအသက်ကပါတယ်ဒါကြောင့်ကံကြောက်ဖြစ်တဲ့ယုတ်တွေကနော်ကြံတဲ့ဂျာတို့ဒီအာဟာရစားပြီးတော့ဖြစ်တဲ့ယုတ်နဲ့မတူဘူးသူတို့ကစွမ်းအားပူကြီးတဲ့သဘောရှိတယ်ဒီကမ္မဇယုတ်။နောက်ဆရာတို့ယုတ်ကြီးတွေမှာဒီဒီတို့ချိုးတယ်လှတယ်ပါတယ်ကမ္မဇယုတ်ကနေသတ်မှတ်သွားတာ။နောက်သတ်မှတ်ပြီးသွားတာကြောင့်ဂျင်းစုပါတို့ပြောတာလေဒါကမ္မဇယုတ်ကလုတ်ပြီးတဲ့သဘောပဲ။အဲ့တော့ဒီယုတ်အသက်ဆိုတဲ့ဟာကလေဒီဇီဝိတယုတ်မှသူပါနေတဲ့သဘောပဲကို။ကံကြောက်ဖြစ်တဲ့ယုတ်မှသူပါနေတဲ့သဘောပဲ။ဒီယုတ်ကဖြစ်ပြီးပြတ်သွားရင်ဒီယုတ်အသက်ကလည်းဘာပြတ်သွားလဲ။ဇီဝိတယုတ်ကလည်းချုပ်သွားတာပဲ။ဒါပေမဲ့အတိတ်ပြန်ဖြစ်ပြန်တာပေါ့နော်အဲ့တော့ဒီယုတ်အသက်ဆိုတာသူ့နဲ့တူတူဖြစ်တဲ့ယုတ်တွေတက်တန်းပြည့်တီအောင်သူကစောက်ထိန်ပေးတဲ့သဘောဆရာတို့ဟိုတုန်းကဥပမာပေးပါတယ်ရေကမ်းမှာရေရှိနေတော့ကြာပင်နေရရှင်တန်လန်းဆန်းနေကြရေခမ်းသွားတဲ့နဲ့ကြာပင်နေသေးတယ်ဒါကြောင့်ဒီရေကမ်းတွေကရေသည်ကြာပင်အသက်ရှင်အောင်စောက်ထိန်ပေးနေတဲ့သဘောဒါကြောင့်ကြာပင်ရဲ့အသက်ပဲလို့သူတို့ပြောနိုင်တယ်အဲ့ဒီသဘောမျိုးပဲနော်ဇီဝိတယုတ်ကလေသူနဲ့တူတူရှင်ပြတဲ့ယုတ်တွေတက်တန်းတီအောင်သူကစောက်ထိန်ပေးတယ်သူရှိနေလို့တက်တန်းပြတီတယ်တီပြီးရင်ကိုလှုပ်တဲ့အလုတ်ကိုသူကလှုပ်နိုင်ကြတာပေါ့ဗျာနော်စေတသိက်တုံးကလည်းဇီဝိတိန်တွေကလည်းဒီသဘောပဲနော်ကဲတော့အဲ့ဒီယုတ်အသက်နံအသက်နော်ဆရာတို့အသက်ပရိသန်တွေတီတဲ့အခါယုတ်အသက်နံအသက်ဂျိုင်းတူဖြစ်တယ်ဗျာတီတဲ့အခါကျရင်လည်းယုတ်အသက်နံအသက်နှစ်ခုလုံးတီရတယ်ပြတ်သွားရင်အဲ့ဒါတီပြီအဲ့တော့ဆရာတို့တလောတုံးကပြောတယ်နော်ဆရာတို့និရောဓသမဘဝင်စားနေတဲ့ချိန်မှာစိတ်ကတော့မဖြစ်တော့ဘူးဆိုရင်ဇိဗိတ်တင်တွေကတော့မရှိတော့ဘူးပေါ့နာမ်သက်ကတော့ချုပ်နေတာပေါ့ဒါပေမဲ့ရုပ်သက်ကတော့ရှိနေသေးတယ်တော့ဒီလူမသေးဘူးနော်ဒီလူမသေးဘူးအဲ့တော့ဆရာတို့ဒီစတကားလေးဆေးရုံကနော်ဒါစစ်လို့စစ်ဆေးဘာသေးပြီးလို့ထင်ပြီးတဲ့လူတွေစစ်ဆေးပြီးတော့အဲ့ဒါဟိုရေခဲတိုက်ကိုပို့လိုက်တာရေခဲတဲ့ပို့လိုက်တာမသေးဘဲနဲ့အဲ့ဒါသက်ရှင်တဲ့လူတယောက်ရှိတယ်ဗျာနော်အဲ့တော့ဆရာတို့လည်းအဲ့ဒါအမှတ်မထင်ပဲအဲ့ဒီအမျိုးသမီးကိုတွားပြီးတော့တွေ့ရတာအဲ့တော့သူ့သေးပြီဆိုတော့အဲ့ဒါရန်ကုန်ဆေးရုံကြီးပဲနော်ရေခဲတိုက်မှာတော့ပစ်ထားတာပစ်ထားပြီးတော့မှအဲ့ဒီရေခဲတိုက်မှာလှုပ်လှုပ်နေတဲ့ကလားတွေအဲ့ဒီကလားတကောင်ရေခဲတိုက်ဝင်တော့မှအဲ့ဒီမျိုးသမီးကပြန်သက်ရှင်နေတယ်ဒါပေမဲ့သူမလှုပ်နိုင်ဘူးတဲ့ဗျာသောသူစကားမပြောနိုင်တော့အဲ့တော့သူကဟိုလူကိုသူမခေါ်နိုင်ဘူးပေါ့လေ။ဘာပဲသူလှုပ်နိုင်လဲဆိုရင်လက်ညှိုးလောက်ပဲသူကွေးပြနိုင်တယ်ဗျ။အဲ့တော့လက်ညှိုးကွေးပြလိုက်တော့မြင်ဒီကလားထွက်ပြေးတာပဲ။အဲ့တော့သူ့အဖော်တွေသွားခေါ်ပြီးတော့တခါတည်းဝင်လာတယ်ကြည့်တော့ဒီမျိုးသမီးတကယ်ပဲအသက်ရှင်နေတယ်။အသက်ရှင်နေတဲ့ခါကျတော့ဆေးရုံပြန်တင်ပြီးတော့အဲ့ဒါသူ့ကိုနော်ဒီ drip တွေဘာတွေပြန်သွင်းပြန်လှုပ်တဲ့ခါကျတော့ပြန်သက်ရှင်သွားတာ။အဲ့ဒါဆေးရုံကနေဆင်းသွားတယ်အသေးရောပြန်ဖြစ်တဲ့အတွက်သူကအကြမ်းမြင်ရလာတယ်နော်အကြမ်းမြင်ရလာတယ်ဆိုလဲဆရာတို့တည်တဲ့ဇောချိန်မှာအဲ့ဒီကုန်းကလို့ပေါ့ဗျာဖိတ်တာတွေနော်ဒီနတ်ဖိတ်တာတွေဘာတွေနဲ့ကိုယ့်ရဲ့အပေါင်းတင်းနေနဲ့ရသွားရင်သွားတွေ့လိုက်ရင်အဲ့တော့သူတို့ကကိုယ့်ကိုပျော်ပျော်ပြနေအကြမ်းမြင်ရတဲ့သဘောဖြစ်သွားတာပေါ့လေနော်သူကဘေးတင်ကလေးဘာတွေသူတွက်စားလို့ရတော့တော့မဆိုးဘူးပေါ့လေကဲအဲ့တော့ဆရာတို့ဆက်ပြီးတော့အခုပြောတဲ့အဲ့ဒီအာဟာရယုတ်တိအာလုံယုတ်18ပါဆရာတို့ရောက်သွားပါပြီဒီမှာလဲဆရာတို့ပြထားတာနည်းနည်းလေးကြည့်လို့ရပါတယ်ကဲဆရာတို့နည်းနည်းပြန် revision လုပ်တာပေါ့နော်ဒီမဟာဗုဒ္ဓေဘာ မဟာဘုတ်၄ပါးဘူတယုတ်၄ပါးပါတယ်လေပထဝီအာဘောတိဇောဝါယောပတာရယုတ်၅ပါးကစကုပတာရသောတပတာရဂာဏပတာရဇိမ်ဝါပတာရကာယပတာရအချီယုတ်၅ပါးပြီးတော့ဂောစရယုတ်နော်ပင်စဝိညာဉ်ရဲ့ကျက်စားရာအာယုတ်၅ပါးအဲ့ဒီအာယုတ်၅ပါးကဆရာတို့ပါဠိလိုခေါ်တော့ရူပယုတ်သတ္တယုတ်ကန္တယုတ်ရတ္တယုတ်ဖုဋ္ဌပယုတ်တရားကိုကတော့ဝဏအဲ့တော့တတ္တသူ့ကိုတတ္တဂန္ဓာရတ္တပထဝီတေဇောဝါယောဘာဝယုတ်နှစ်ပါးကအဋ္ဌိဘာဝယုတ်ပုံဘာဝယုတ်ပြီးတော့ဟာတ္ယဝတ္ထုဇီဝိတယုတ်ဒါယုတ်အသက်နော်ပြီးတော့အာဟာရယုတ်တကုကြံသေးတယ်နော်အာဟာရယုတ်ကိုကပလီကာရလို့လည်းခေါ်တယ်ဩဇာလို့လည်းခေါ်တယ်အဲ့တော့ဂုံးကဆရာတို့ဆိုသွားတဲ့စာမျက်နှာ157မှာနံပါတ်8အဟာရယုတ်ကအစာစာ၌ပါသောအစီအနှင့်အစီဩဇာသဘောအဲ့ဒီရှားတို့အဟာရဓာတ်ဖြစ်စေတယ်ခွန်အားဖြစ်စေတယ်နော် nutriment လို့ရှားတို့ခေါ်တဲ့အဲ့ဒါဩဇာယုတ်ပဲအဟာရယုတ်အဲ့ဒီယုတ်18ပါးဒီကြည့်မြင်လေတားထားပြီးတာကဒါကယုတ်အစစ်ပဲဗျဒီယုတ်18ပါးယုတ်အစစ်အခုနောက်ထပ်ပြောမယ်ယုတ်10ပါးကနော်သူကယုတ်အစစ်တည်းမဟုတ်ဘူးအဲ့တော့အခုရှားတို့ဆက်မှာကပြိစေတာယုတ်အဲ့တော့ကြည့်လိုက်ပါနံပါတ်ဆလိနော်ဆလိဆလိုမီတော့ဆလိပြိစီရာယုတ်ကယုတ်ကလချင်းမယောရှေရန်ပိုင်းခြားပြီးသောယုတ်ကလမုံတို့ဤပတ်လေဝွန်ကျင်ရှိဟင်းလင်းလဟာနေဝါအာကာသဒအဲ့တော့ तू ကလဟာပြင်မဲ့ဒီဒီပြိစီရာယုတ်ဆိုတော့ဒါတော့ तू ယုတ်အစ်စ်မဟုတ်ဘူးလို့ရှားတို့ပြောတာအဲ့တော့တနည်းဖြစ်ပြောရင်တော့ space ပဲအင်္ဂလိပ်လိုပြောရင်တော့ဒါ space ပေါ့ဗျာဒါအာကာသနော်အာကာသဆိုတာ space ပဲအဲ့တော့ဘယ်လိုဟာလဲလို့မေးရင်ဂုံးကဆရာတို့ပြောတဲ့ယုတ်အစစ်တွေကနော်သူတို့ကအနည်းဆုံး၈ခုပေါင်းပြီးတော့ယုတ်ကလကလေးအနေနဲ့ဖြစ်တယ်ယုတ်ကလဆို class ဆိုတာအဖွဲ့အစုပဲယုတ်အစုကလေးယုတ်အစုကလေးဖြစ်လာတော့အမှုံကလေးတဘောလို့မဖြစ်လာဘူးလားဒီအမှုံလေးနဲ့ဖြစ်လာရင်အဲ့ဒီအမှုံရဲ့နော်အမုံတစ်ခုလို့ဆရာတို့သိဖို့ကသူ့ကိုပိုင်းခြားပေးထားတဲ့နယ်နိမိတ်မရှိဘူးလား။ဒီမှာကျဲဥတလုံးလို့ဆရာပြောရင်ဒီကျဲဥရဲ့နော်ဒီပတ်ဝန်းကျင်သူ့ရဲ့ပိုင်းခြားတဲ့နိမိတ်ပေါ့။အဲ့တော့တောင်းတလုံးထဲမှာကျဲဥဒီအများကြီးစီတိုင်းကျဲဥတလုံးနှလုံးသုံးလုံးလို့ဆရာတို့ဗာပြစ်လို့သိလဲ။သူ့ရဲ့ပိုင်းခြားတဲ့နယ်နိမိတ်ရှိနေလို့ပေါ့။ပြီးတော့အဲ့ဒီကျဲဥဒီထဲ့တာကကြရင်ကျဲဥသုံးလုံးလေးလုံးရဲ့ကြားမှာနော်ဖွက်လက်လေးတွေမဖြစ်နေဘူးလား။ဤအဲ့ဒီကွက်လတ်သဘောပဲဒီမှာလေယုတ်ကလတ်ဒီနော်တော့ဖြစ်လာတဲ့အခါဒီယုတ်ကလတ်ဒီကြားမှာကွက်လတ်ကလေးတွေလည်းရှိနေမယ်အဲ့ဒါကိုလည်းပဲသူကပြိစီတာယုတ်လို့ပဲခေါ်လိုက်တယ်နော်ပြိစီတာယုတ်လို့ပဲခေါ်လိုက်တယ်ဒါကြောင့်သူကယုတ်အစစ်မဟုတ်ဘူးဒါကြောင့်ဒီပြိစီတာယုတ်ကြောင့်နော်ယုတ်ကလတ်တစ်ခုနှစ်ခုသုံးခုဆိုပြီးတော့ဇာတို့ဒါပိုင်းခြားလို့ရတယ်နောက်တစ်ခုကဝိညာဉ်ယုတ်နှစ်ခုနော်ဝိညာဉ်ယုတ်နှစ်ဝိညာဉ်ယုတ်နှစ်ပါကဲဖတ်ကြည့်ပါဦးမိမိအလိုဆန္ဒကိုသူတော်ဘာတို့အတိစေနိုင်သောအမှုရာအထူးပင်ဒီကာယဝိညာဉ်မိမိအလိုဆန္ဒကိုသူတော်ဘာတို့အတိစေတတ်သောခြေလက်ဥကောင်စသည်ကိုအမှုရာအထူးတဲ့အဲ့ဒီကာယဝိညာဉ်ကလည်းနော်ရုပ်အစစ်တည်းရဲ့အမှုရာအထူးကလေးပါပဲတဲ့ကဲဆရာတို့ဟိုးဝေးကလူတယောက်နော်ဆရာတွေ့လိုက်ရင်ဆရာတလူပြောရင်သူမသိဘူးလားတလူပြောရင်ကောသိမလားသူလိုပြောရင်တော့တည်တည်တယ်နော်အဲ့တော့အဲ့ဒါလိုဆရာတို့ကိုမူရာထူးနဲ့သူများကိုသိစေတဲ့ဟာကိုအဲ့ဒါကာယဝိညာဉ်ပဲအဲ့ဒီကာယဝိညာဉ်ဒီကိုမူရာထူးနဲ့ပဲဆရာတို့ကာယကံတွေလုပ်နေတာနော်ကာယကံလုပ်တဲ့ခြင်းကိုရိုက်တယ်နော်ဆရာတို့ကအုံးမှာဒီတန်ကလေးတုတ်မစင်မဲနော်လက်မလေးနှခုနဲ့တုတ်တာပေါ့ဗျာငါတတ်မစင်လဲလက်ဝဲလက်နဲ့နော်ငါကိုင်ရောလက်ရလက်နဲ့တော့ကွာဖြတ်မယ်စသဖြင့်အဲ့ဒီကိုယ်အမူအရာထူးတည်နေတဲ့ကာယကံလုပ်တဲ့အတွက်ဒီကာယဝိညာဉ်ယုတ်ဒီကာယကံရဲ့ဖြစ်ရာဌာနကာယကံဖြစ်စေတဲ့အကြောင်းဒါကကာယဒွာရလို့ဆရာတို့ခေါ်ခဲ့တယ်နော်အဲ့တော့ကာယဒွာရအမိရတာဒီကာယဝိညာဉ်ယုတ်ပဲအလားတူပဲဝစီဝိညာဉ်မိမိအလိုဆန္ဒကိုသူတစ်ပါးတို့အားသိစေတတ်သောစကားတန်စသည်နှုတ်အမူအရာအထူးအဲ့တော့နော်ဒီနှုတ်အမူအရာအထူးကလေးကြောင့်ဆရာတို့အခုစကားပြောနိုင်တယ်။စကားပြောနိုင်တော့ဆရာရဲ့စကားတန်ကိုနားထောင်ပြီးတော့ဆရာပါဆိုလိုနေတယ်ဆိုတော့သိကြတာပေါ့ဗျာ။ဒါကြောင့်ကိုယ့်ရဲ့ဆိုလိုတာကိုယ့်ရဲ့အကြံစီကိုသူများသိအောင်ဒါပြနိုင်တဲ့အတွက်အ
အဲ့တော့ဒီတော့ဝစီဝိညာကလည်းပဲ तू อ่ะအကြီးပါတယ်အကြီးပါတယ် तू လည်းဝစီကံဖြစ်အဌာဏပဲ तू ကိုဝစီ द्वार လို့ဆရာတို့ခေါ်ခဲ့တယ်ဒါကြောင့်ယုတ်အစ်စ်မဟုတ်ပေမဲ့ तू อ่ะဒါအကြီးကြီးတဲ့ယုတ်ဆိုတော့ဒါယုတ်နှစ်ပါးအနေနဲ့ तू อ่ะသတ်မှတ်ပြီးတယ်ကာယဝိညာဝစီဝိညာပြီးတော့ဝိကာရယုတ်သုံးပါးကလည်းပဲယုတ်အစ်စ်တွေရဲ့ထူးခြားတဲ့အမှုရာတွေပြန်ပါပဲတဲ့ကဲလဟုတာယုတ်နိဗ္ဗာန်ယုတ်တို့ဤမလေးလံပဲတွက်လက်ပို့ပါခြင်းအမူရာထူအဲ့ဒီနိဗ္ဗာန်ယုတ်ဆိုတာဒီမှာဆရာတို့နော်စကလုံးတော့ပါနေတယ်ဒီစောစောကဆရာပြောတဲ့ယုတ်အစစ်18ပါးကိုနိဗ္ဗာန်ယုတ်လို့ခေါ်ပါတယ်အဲ့ဒီယုတ်အစစ်နိဗ္ဗာန်ယုတ်တို့မလေးလံပဲတွက်လက်ပို့ပါတဲ့အမူရာထူတဲ့အဲ့တော့ဟုတ်တခါလီကြတော့ဆရာတို့ယာတိဥဒ္ဒတာနေတဲ့အခါအဲ့တော့ကိုယ်စိတ်ကလည်းကြည်လင်နေတဲ့အခါအဲ့တော့အာဟာရကလည်းမျှနေတဲ့အခါဆရာတို့နေရတော့ပို့ပြီးတော့နော်အဲ့တော့တတ်တတ်လက်လက်လေးရတာရှိနေတယ်အဲ့ဒါလဟုတာယုတ်ကြောက်ဖြစ်တယ်လို့တလူပြောတယ်နောက်တကမုဒုတာယုတ်နိဗ္ဗာန်ယုတ်ယုတ်အစစ်တို့ရဲ့မကြမ်းတမ်းပဲနူးညနူးနေခြင်းသဘောအဲ့တော့နူးညတိတ်မွေးတယ်ဆိုတော့တောက်တောက်ကြီးမဟုတ်ဘူးမမတောက်တောက်ကြီးမဟုတ်ပဲနဲ့တော့နူးနူးညံ့ညံ့ဆိုတော့ကိုကလိုသလိုကိုကကွေးနိုင်ဆနိုင်တာပေါ့ဗျာပြီးတော့ကာမညတာယုတ်နိဗ္ဗာန်ယုတ်တို့ဤပေါ်ပါနူးညံ့မှုကြောင့်ကိုမှုနှုတ်မှုအမျိုးမျိုးနိုင်ကောင်းမွန်ခညာခြင်းသဘောတဲ့အဲ့ဒါဒီကံဒီယုတ်သုံးပါးကနော်ဆရာတို့ဟိုစေတသိက်တုံးကလည်းဆရာတို့ရှိခဲ့ပါတယ်စေတသိက်တုံးကလည်းဒီလဟုတာမုဒုတာကာမိညတာဆိုတာဆရာတို့မြင်ခဲ့ပါတယ်ဗျာအဲ့တော့ဟိုတုံးကတော့ဆရာတို့ဘယ်လိုခေါ်လဲဆိုတော့နော်လဟုတာနော်စေတသိက်ပိုင်းရောက်တယ်ကိုငကိုငါပဲကိုငကိုငါပဲပြန်လို့ပါအဲ့တော့ဆရာတို့စေတသိက်တုံးကလဟုတာမုဒုတာကာမိညတာစေတသိက်တွေမှတ်မိလားတော့မသိဘူးစရုဟိုတုန်းကကာယစိတ်တနှစ်ချက်ဆိုရတယ်ဆိုတော့ကာယလဟုတာစိတ်တလဟုတာကာယမုဒုတာစိတ်တမုဒုတာကာယဆိုတာစေတသိက်အပေါင်းကာယလဟုတာစေတသိက်အပေါင်းဤပေါ်ပါတွက်လက်ခြင်းသဘောနော်ဒီတိုင်းပဲစိတ်တလဟုတာစိတ်ဤပေါ်ပါတွက်လက်ခြင်းသဘောကာယမုဒုတာစေတသိက်အပေါင်းဤနူးညာပြောင်းဤခြင်းသဘောစိတ်တမုဒုတာစိတ်ဤနူးညာပြောင်းဤခြင်းသဘောကာယကာမိညတာစေတသိက်ပောင်းဤကောင်းမွန်ခန့်ညာခြင်းသဘောတူတူပဲဒါရောက်ဒီမှာလဲသူကရူပတ္တဟိုမှာယုတ်ကြတော့စိတ်အစာပါထဲ့မယ်ရူပတ္တလဟုတာเนาะအဲ့တော့ဒီပတော့မပါဘူးเนาะဒီပတော့မပါဘူးရူပတ္တလဟုတာယုတ်ဤပေါ်ပါသွက်လက်ခြင်းသဘောရူပတ္တမုဒုတာယုတ်ဤနူးညပြောင်းဤခြင်းသဘောရူပတ္တကမိညတာယုတ်ဤကောင်းမွန်ခန့်ညာခြင်းသဘောတူတူပဲဘိဗ္ဗဟောမှာစိတ်စေတသိက်တွေပေါ်ပါတွက်လက်အောင်ကောင်းမွန်ခန့်ညာအောင်လုပ်တယ်လို့ဒီမှာလဲယုတ်ဒီကိုနော်ပေါ်ပါတွက်လက်အောင်ကောင်းမွန်ခန့်ညာအောင်လုပ်ပြီးတာဒါကြောင့်ရှားတို့ရှိကထည့်ရူပတ္တလဟုတာရူပတ္တမုဒုတာရူပတ္တကမိညတာလို့ခေါ်တယ်ဒါမှမဟုတ်ယုတ်ကိုနောက်ကလည်းထည့်လို့ရနောက်ကထည့်တော့ခုဒီမှာထည့်ရတဲ့အတိုင်းနော်ရှားတို့လဟုတာယုတ်မုဒုတာယုတ်ကာမိညတာယုတ်လို့ဆရာတို့ခေါ်လိုက်ပါတယ်အဲဒီယုတ်သုံးပါးကိုဒီနာမည်လေးပေးသေးတယ်ဒါလေးနည်းနည်းမှတ်သားဖို့လိုတယ်လဟုတာတိလဟုတာအစရှိသောယုတ်သုံးပါးနော်လဟုတာတိဆိုရင်အဲဒီယုတ်သုံးပါးကိုဒါရည်ညွှန်းတယ်လို့သိပါအောက်မှာမှတ်ချက်လေးဆရာတို့ပေးထားတယ်အထက်ပါဝိကာရယုတ်သုံးပါးကိုကာယဝိညာဝစီဝိညာနဲ့ပေါင်းပြီးတော့ဝိကာရယုတ်၅ပါးလို့ရည်တွက်ပါတယ်တဲ့ကဲအောက်ကလက္ခဏာယုတ်၄ပါးနိဗ္ဗာန်ယုတ်ယုတ်အစစ်တို့ရဲ့ဖြစ်ခြင်းရည်ခြင်းပြည့်ခြင်းအခိုက်တကိုမှတ်သားပြသည့်အမှတ်လက္ခဏာတို့ပင်သည်ဥပစေယယုတ်ပရိသန္တိတိဇ၌ပထမယုတ်တို့၏ဖြစ်ခြင်းထို့နောက်တဘဝတာအတွက်ရထိုက်သည်များယုတ်များပြည့်စုံသည့်တိုင်အောင်တူးတက်၍ဖြစ်ခြင်းတန်တတိယုတ်တဘဝအတွက်ရထိုက်သည်များယုတ်များပြည့်စုံသည်ကစ၍အစင်မပြထက်ကထက်ကဖြစ်ခြင်းဇရတာယုတ်ယုတ်တို့ထီအခိုက်အမှတ်သားတဏီယုတ်တို့
ဥပါစေယနဲ့တန္တရီယုတ်တို့ကိုပေါင်း၍ဇာတိယုတ်ဟုလဲခေါ်၏အဲ့ဒါလို့ဇာတိတို့ခေါ်လိုက်ရင်เนาะဆရာတို့လက္ခဏာယုတ်ကသုံးပါးဖြစ်သွားမှာပေါ့အဲ့တော့အဲ့ဒီသုံးပါးဘာဖြစ်မလဲဇာတိယုတ်စရတယုတ်အနိစ္စတယုတ်အဲ့ဒီယုတ်သုံးမျိုးကကိုငါပြောတယ်เนาะတိချယုတ်မဟုတ်ဘူးယုတ်အစစ်တွေကဖြစ်တယ်တည်တယ်ပြတ်တယ်ဒါလို့မဟုတ်ဘူးလားเนาะယုတ်တွေဖြစ်ရင်အဲ့ဒါဆရာတို့ ုပ်ကိုတော့အဲ့ဒါဇရတာယုတ်ပြီးတော့ဘင်းပြည့်နေတဲ့ခိုက်ရှိတဲ့ယုတ်ကိုတော့အနိစ္စတာယုတ်အဲ့တော့เนาะဒီယုတ်အစ်စ်တည်းရဲ့ဖြစ်ရသုံးခုကိုတော့ပိုင်းခြားပြလိုက်တာပဲအဲ့တော့အဲ့ဒီဇာတိယုတ်ကိုပဲတခါဖျားကเนาะနှစ်မျိုးထပ်ပြီးတော့ဟောလိုက်တယ်ဥပစယယုတ်နဲ့တန်တတိယုတ်ဥပါစယယုတ်ကဆရာတို့ဘဝမှာယုတ်ဒီစဖြစ်ပြီအဲဒီယုတ်ဒီစဖြစ်ပြီးတော့เนาะဖြစ်တဲ့ယုတ်ဒီအကုန်အပြည့်ဝဖြစ်တဲ့အထိအဲဒီချိန်မှာယုတ်ရဲ့เนาะဒီဖြစ်နေတဲ့ခိုက်ကိုဘာလို့ခေါ်လိုက်လဲဥပါစယယုတ်လို့ခေါ်လိုက်တယ်အဲတော့ဖြစ်သည်များဖြစ်သည်များယုတ်ဒီပြီးပြီးတော့နေပိုင်းမှာလဲယုတ်ကတော့ဖြစ်ဒီပြက်ဖြစ်ဒီပြက်နဲ့ပဲဆက်ဖြစ်နေတာပေါ့အဲဒီအခါမှာဖြစ်တဲ့ယုတ်ကိုတော့သူကဘာခေါ်လိုက်လဲဆိုရင်တန်တတိယုတ်အဲ့တော့ဆရာတို့ကဖြစ်တဲ့ယုတ်တွေအကုန်ကြည့်ပြီးလူကတော့နောက်ထပ်မကြည့်တော့ဘူးကိုဒီလောက်တလောက်ပဲရှိနေတယ်တလောက်ရှိပေမဲ့ယုတ်တွေကဖြစ်တည်ပြက်ဖြစ်တည်ပြက်နေမှာမသွားနိုင်ဘူးလားအဲ့တော့ယုတ်အစင်ကတော့တန့်နေတယ်တန့်နေပေမဲ့ဒါယုတ်ကတော့ဖြစ်ပြက်ကတော့သွားနေတာပဲအဲ့ဒါကိုတန်တတိယုတ်လို့သူတို့နာမည်ပေးတယ်ဥပမာပေးတာဆရာတို့ပင်တဲ့ကန်းကြီးရေစက်မှာအဲ့ဒီသဲတောင်းပြန်မှာနော်ဆရာတို့လက်ရက်တွင်းကလေးတူးလိုက်ခန်းနဲ့လည်းတူးလိုက်ရေတွေစိတ်မဝင်လာဘူးလားအဲ့ဒီရေစားပြီးစိတ်ဝင်ပြီးတော့တပြေးပြေးနဲ့ရေတွေဒီတွင်းပြည့်တဲ့အထိတက်လာမယ်အဲ့ဒါကိုနော်စားဝင်ပြီးတော့တပြေးပြေးတက်လာတဲ့အထိအဲ့ဒါကိုဥပါစယယုတ်နဲ့တူတယ်လို့သူတို့ပြောတာဒါကွန်ယုတ်အစ်စ်တွေဖြစ်ဖြစ်နေတာဟောတွင်းပြည့်သွားတဲ့အခါကျရှားတို့ကြည့်လိုက်နောက်ထပ်ရေမတက်တော့ဘူးလို့ရှားတို့ထင်တယ်မတက်ပေမဲ့ရေကတော့ဘာဖြစ်နေလဲစိတ်ဝင်နေတော့မဲ့ပေါ့နော်စိတ်ဝင်နေတော့မဲ့အဲ့ဒါကိုတော့တန်တတိယုတ်နဲ့တူတယ်လို့အဲ့ဒါလို့ခွဲလိုက်တာပါကဲအဲ့ဒါလို့ဆိုတော့ဆရာတို့နော်ဘူတယုတ်နဲ့ဆရာတို့ဒီကဘူတယုတ်ကတော့ဒီယုတ်ဒီပါပါအဲ့တော့အခုအာလုံယုတ်ပေါင်းဘယ်လောက်ချက်သွားလဲဒီက18ပါအခုဒါ10ပါဆို28ပါပါနော်ဘူတယုတ်က4ပါဥပါဒာယုတ်က24ပါမရှိဘူးလား24ပါရသွားပါတယ်ကဲနိဗ္ဗာန်ယုတ်အနိဗ္ဗာန်ယုတ်နော်ခွဲနီးဒီမှာပြောပြီးဆရာတို့အောက်ကနေနဲ့ဖတ်လို့ရတယ်နိဗ္ဗာန်ယုတ်18ပါးရှိတယ်ဘာယုတ်ကလေးဘူတယုတ်4ပါးပတာရယုတ်5ပါးဘောစရယုတ်9ပါးဝတ္ထဝီတေဇောဝါယောပါပြီးဖြစ်၍4ပါးရည်တွေ့ရန်ဘာဝယုတ်5ပါးဟာဒယဝတ္ထုယုတ်ဇီဝိတယုတ်အဟာရယုတ်ဘောင်းယုတ်18ပါးတို့သည်ကံစိတ်ဥတ္တအဟာရဟူသောအကြောင်းတရား၄ပါးတို့ဖြစ်စေအပ်ပြီးစေအပ်သောကြောင့်နိဗ္ဗာန်ယုတ်များခေါ်တယ်။အဲ့ဒီနိဗ္ဗာန်ယုတ်ယုတ်အစ်စ်ဆိုတာကကံစိတ်ဥတ္တအဟာရအကြောင်း၄ပါးကဖြစ်စေတဲ့အတွက်နော်တကယ်ဖြစ်တယ်တကယ်ရှိတယ်ယုတ်အစ်စ်တွေပါပဲတဲ့။အဲ့တော့ဒါကွန်ကရှားတို့ရည်တွက်တဲ့အခါမာပုလိနော်ပတာရယုတ်ငါကောစလာယုတ်က9ပါးရှိပေမဲ့4ပါးပဲကြီးတဲ့ဘာဖြစ်လို့လဲပထဝီအာဘောတိဇောအတိဇောဝါယောကဒီမှာပါပြီးဖြစ်တဲ့အတွက်เนาะဒီမှာ4ပါးပဲကြီးပြီးတော့ဘာဝယုတ်9ပါးဟာတယဝတ္ထုယုတ်ဇီဝိတယုတ်အဟာရယုတ်ဒါဆိုရင်18ပါးဖြစ်သွားတယ်ကဲဒါနိဗ္ဗာန်ယုတ်ပြီးတော့တခါအောက်ကနည်းနည်းထပ်ဆက်ပါတယ်ဤယုတ်တို့သည်ခက်မာခြင်းစသောသဘောတရား၉စီရှိတဲ့အတွက်တဘာဝယုတ်ဟူ၍လေခေါ်တယ်ဥမာပထဝီကမာတယ်ပြော့တယ်သဘောအဘောယူစီဖွဲ့စီတဲ့သဘောအဲဒါလိုပင်ကူသဘောတဘာဝတွေရှိလို့သူတို့ကတဘာဝယုတ်နောက်တခါတဖန်ဥပစရာအနိစ္စတာဟူသောတင်ကတလက္ခဏာတို့နှင့်တကွဖြစ်တဲ့အတွေ့ဤယုတ်တို့ကို သလက္ခဏယုအဲ့တော့ဖြစ်တည်ပြက်ဖြစ်တည်ပြက်နဲ့เนาะသူကအနိစ္စဒါအနိစ္စတာသူကဥပတ်တယ်စရဒါဥမင်းရေရော်တယ်အနိစ္စတာပျက်စီးတယ်အဲ့ဒါလို့တင်ကထလက္ခဏာနဲ့တကွဖြစ်လို့သလက္ခဏယုသလက္ခဏဆိုလက္ခဏာနဲ့တကွတခါဖောက်ပြန်ခြင်းသဘောရှိတဲ့အတွက်ရူပယုအဲ့တော့ဖောက်ပြန်ခြင်းဆိုတာပူရင်တစ်မျိုးအေးရင်တစ်မျိုးဖောက်ပြန်တာပြောတာပါပဲပြီးတော့အနိစ္စဒုက္ခအနတ္တဟုလက္ခဏာယင်သုံးပါတင်ပြီးသုံးသထိုက်တဲ့အတွက်သမ္မတနာယုအဲ့ဒီသမ္မတနာယုဆိုတာဝိပဿနာရှုထိုက်တဲ့ယုတဲ့ဗျဒါကြောင့်ဆရာတို့ဝိပဿနာရှုရင်ဒီယု78ပါးကိုမြင်အောင်ကြည့်ရတယ်เนาะဒါကိုထည့်ရှုအောင်မထည့်ရှုဘဲနဲ့မပြည့်စုံဘူးเนาะအဲ့တော့ဆရာတို့ဂောပါလကသုတ်တန်စတင်မှာဖရာတိချာဟောတာတယ်အဲ့တော့ယုတ်เนาะယုတ်အာလုံးနာအာလုံးကိုကမရှုမြင်နိုင်ရင်မဲ့ညာဖူညာတိမတက်နိုင်ဘူးတဲ့ဗျာဒါကြောင့်ဆရာတို့ကဒါတိတွေအသိထားရမှာကဲအောက်ကအနိဗ္ဗာန်ယုတ်7ပါးကဲဘာယုတ်တယ်လဲပရိစ္ဆေဒယုတ်1ပါးဝိညာဉ်ယုတ်2ပါးဝိကာရယုတ်3ပါးလက္ခဏာယုတ်4ပါးဘောင်း7ပါးတို့သည်ကံစိတ်ဥတ္တအဟာရဟူသောအကြောင်းလေးပါတို့မဖြစ်စေအပ်မပြီးစေအပ်သောကြောင့်အနိဗ္ဗာန်ယုတ်လို့ခေါ်တယ်ကဲဒါသိပြီနော်ဒါအနိဗ္ဗာန်ယုတ်7ပါးအဲ့တော့သူတို့ကယုတ်အစ်စ်တွေမဟုတ်တဲ့အတွက်သဘာဝလက္ခဏာတွေမရှိတဲ့အတွက်နော်ဒီသူတို့ကတော့သဘာဝသူတို့ကြတော့အသဘာဝယုတ်ပြီးတော့ခொနကနော်ဒီဥပတ္တိပင်ဒါလည်းမရှိတဲ့အတွက်ကြောင့်သူကနော်ဒီတင်ကတလက္ခဏာနဲ့တကွာမရှိဘူးဒါကြောင့်အလက္ခဏာဒါတော့သလက္ခဏာသူကအလက္ခဏာပူတဲ့အေးတဲ့အတွက်ကြောင့်လည်းဖောက်ပြန်ခြင်းမရှိဘူးဒါတော့အရူပယုပြီးတော့ဝိပဿနာမရှုထိုက်ဘူးတဲ့အသမတနာယုဆိုပြီးတော့အောက်ကပြပါတယ်ကဲဒါပြီးတော့ယုတ်7မျိုးရည်အတွက်တကတော့ဒီလိုရည်အတွက်ပါတယ်မဟာဘုတ်၄ပါး1မျိုးပဇာရယုတ်1မျိုးဂောစရယုတ်1မျိုးဒီလိုရည်အတွက်သွားတော့1 2 34 5 6 9 10 11ပါဒါယုတ်7ပါလို့တလို့ခေါ်လိုက်တာပါပဲပြီးတော့ရူပဝိပါကဆိုတာကနော်ယုတ်ဒီကိုဝေဖန်ပြတဲ့အပိုင်းအဲ့တော့ဒါလည်းဒီဇာတ်ထဲမှာပါတယ်ဗျာဒါရူပဝိပီဝိပါကယုတ်ကိုခွဲခြားဝေဖန်တဲ့အပိုင်းကဲနော်ဒီဇာတ်ကိုကြည့်ပြီးတော့ပဲဆရာတို့ဝေဖန်သွားလိုက်တာနော်လွယ်ပါတယ်ပထဝီအာဘောတိဇောဝါယောနော်ဒီယုတ်၄ပါးကိုဘာလို့ခေါ်ရလဲမာဘုတ်ကြံတဲ့ယုတ်24ပါးကိုဥပါဒာယုတ်ပြီးတော့ပတာရယုတ်9ပါးကိုအစ္စတိကယုတ်အတွင်းကြတဲ့ယုတ်ကြံတဲ့ယုတ်23ပါးကိုတော့ဘာဟိရအပြင်ယုတ်တဲ့အဲ့တော့အတွင်းယုတ်အပြင်ယုတ်အဲ့တော့ဘယ်လိုလို့အတွင်းယုတ်အပြင်ယုတ်ခွဲသလဲလို့မေးရင်ဆရာတို့အတွင်းပစ္စည်းအပြင်ပစ္စည်းခွဲတဲ့ပုံစံမျိုးပဲနော်ဆရာတို့ကလက်ဝဲယန္နာတွေရွှေငွေတွေဒါကိုတော့အတွင်းပစ္စည်းဆရာတို့တို့လိုမထားဘူးလားကိုနဲ့နီနီကကထားတာအတွင်းပစ္စည်းပေါ့အိမ်တို့ခြံတို့မော်တော်ကားတို့ကြတော့အပြင်ပစ္စည်းအဲ့တော့ဒီတိုင်းပဲပတာရယုတ်၅ပါးဆရာတို့မျက်စိနန်းနာရှာကိုဆိုတော့ဒီသာနဲ့ဆရာတို့ကအာယုံတိနေတော့ဆရာတို့တံပိုးထားတယ်နော်ကိုတံပိုးထားတဲ့အတွက်ဒါသူအစ္စတိကယုတ်ကြံတဲ့ဟာကိုတော့ဘာဟိရယုတ်ပြီးတော့အဲ့ဒီပတာရယုတ်၅ပါးမှာဒီအာယုံတွေအသီးသီးလာထင်တယ်စကုပ္ပဒါဒမှာရူပါယုံထင်တယ်သောတာပ္ပဒါဒမှာသတ္တယုံထင်တယ်အဲလိုအာယုံထင်နိုင်တဲ့အတွက်ဂောစရကဟိကယုတ်တဲ့ကြံတဲ့ဒီယုတ်တရားတော့အာယုံမထင်နိုင်လို့အဂောစရာနော်အဂောစရကဟိကယုတ်လို့ခေါ်သွားပါတယ်အလေးထည့်လိုက်တာပဲပေါ့ပြီးတော့ဆရာတို့ပ္ပဒါရယုတ်၅ပါးရေဟတ္တယဝုထုရေဒီ၆ပါးကဝုထုအမိရတဲ့ယုတ်တွေဖြစ်ပါတယ်တဲ့စကုပ္ပဒါဒစကုဝုထုလို့မခေါ်ဘူးလားနော်သောတာဝတ္ထုကဏဝတ္ထုဆရာတို့ခေါ်ခဲ့တယ်လေနော်ဒါမြင်သည့်စိတ်ကြားသည့်စိတ်တွေမှီတဲ့ဝတ္ထုယုတ်တွေဟာတရားဝတ္ထုယုတ်ဆိုတာလည်းပဲမနောဒွာရမှာဖြစ်တဲ့စိတ်တွေမှီတဲ့ယုတ်တွေကြံတဲ့ယုတ်22ပါးတော့အဝတ္ထုနော်ဒါအဝတ္ထုဆိုတော့ဝတ္ထုအမိမရဘူးပေါ့နောက်တကပတာရယုတ်5ပါးနဲ့ဝိညာဉ်ယုတ်2ပါးဒီ9ပါးဒွာရယုတ်တဲ့ဒွာရလို့အမိရတယ်စကုပတာရကိုဘာဒွာရလို့ခေါ်တော့စကုဒ္ဝါရသောတဒ္ဝါရဂာဏဒ္ဝါရဒါဒ္ဝါရ၅ပါးပဲပြီးတော့ကာယဝိညာဉ်ကိုတော့ကာယဒ္ဝါရကံဖြစ်အဌာနဝစီဝိညာဉ်ကိုလည်းဝစီဒ္ဝါရနော်ဒါဝစီကံဖြစ်အဌာနဆိုတော့ဒါဒ္ဝါရအမိရတဲ့ယုတ်9ပါးကျန်27ပါးကတော့ဒ္ဝါရအမိမရဘူးအဒ္ဝါရယုတ် ီးတော့အိန္ဒြိယယုတ်၈ပါးတယ်ဗျာကဲဘာယုတ်ဒီလဲပတာရယုတ်၅ပါးရဲ့ပြီးတော့အဋ္ဌိဘာဝပုံဘာဝဆိုတဲ့ဘာဝယုတ်၂ပါးရဲ့ဇီဝိတယုတ်ရဲ့အဲဒီ၈ပါးအိန္ဒြိယယုတ်ကျန်20 20ဆိုတော့အနိန္ဒြိယယုတ်ဣန္ဒြိယနဲ့ဣန္ဒြေဆိုတာအစိုးရခြင်းသဘောကိုဒါဣန္ဒြိယဣန္ဒြေလို့ခေါ်တယ်အဲ့တော့ကိုယ်ဆိုင်ရာနေပေမှာအစိုးရနိုင်တဲ့တတ္တိရှိလို့တဲ့ဣန္ဒြိယယုတ်မှာသက္ခုပတာဒဆိုရင်မြင်သိစိတ်ကသူ့ကိုမှီပြီးတော့ဖြစ်ရတာနော်မြင်ဒါကြောင့်အဲဒီမြင်သိစိတ်ကိုသူကအစိုးရသွားနိုင်တယ်သူ့ကိုမှီပြီးတော့ဖြစ်တဲ့အတွက်နော်ဒီမြင်သိစိတ်စီတိတ်ကျသူကအစိုးရသွားနိုင်တယ်ပြီးတော့ဆရာတို့ကမအရွယ်ကောင်းတဲ့အချိန်မှာတော့သက္ကုပ္ပတာကကြည်နေတဲ့အခါကျတော့မြင်လာလေကြည်ကြည်လင်လင်ရှင်းရှင်းလင်းလင်းမြင်ရတယ်အသက်ကြီးလာတော့သက္ကုပ္ပတာကနည်းနည်းမှုန်လာပြီမှုန်လာတော့မြင်လာလေပဲမှုန်လာတယ်ဒါအဲ့ဒီမြင်တာကိုနော်သူကဒါအစိုးရသွားတဲ့သဘောပဲအသာတူပဲသောတာပတာကနော်ဆရာတို့ကြာတိစိတ်စီတသိတ္တိကသောတာပတာကမှီတယ်မှီပြီးတော့ဖြစ်ရတယ်ဆိုတော့အဲ့ဒီသောတာပတ္တာကြာတိစိတ်စီသိသွားတာသူကအစိုးရသွားတဲ့သဘောရှိသွားတယ်။ဒါလည်းပဲဆရာတို့ကနော်အခုတော့အနာအကြာတာကောင်းတယ်။အသက်ကြီးလာတဲ့အခါပတ္တာရုပ်တရားနည်းနည်းလေးမှုန်လာပြီးဆိုတဲ့အခါသိပ်နော်သူက sensitive သိပ်မဖြစ်တဲ့အခါကျတော့ဆရာတို့ကြားတာနားလေးသွားတယ်ဆိုတဲ့ဟာအဲ့တော့သူတို့ဒီ၅ဦးကနော်ဆိုင်ရာစိတ်စီသိတဲ့အစိုးရသွားတဲ့သဘောအဋ္ဌိဘာဝဘာဝယုတ်ကအမတဘတဘာဝဖြစ်အောင်သူကအစိုးရသွားတဲ့သဘောနော်အမျိုးသမီးတွေဆိုတော့အခါကြတော့မယင်သားတွေជីကြီးနဲ့နော်တင်မာတွေជីကြီးနဲ့စသည်အခါသေးသေးနဲ့အဲ့တော့မိမနော်ဒီအသွင်သဏ္ဍာန်ရောမိမအမူအရာရောအဲ့တော့အတော်ဒီမျက်စောင်းထိုးတဲ့အနေစားယောက်ျားနဲ့မိမမတူဘူးနော်အဲ့ဒါဒီဘာဝရှုပ်တရားထိမ့်သွားတဲ့သဘောပဲယောက်ျားဆိုရင်လည်းပဲဒါယင်ကားကားနဲ့နော်တင်မာသေးသေးနဲ့အဲ့တော့ပုပ်စိမွေးတွေဖြစ်အောင်အဲ့ဒါဒီပုံဘာဝယုတ်ကသူအနေဒါစိဒါနော်ကိုကဲသွားတယ်ထိန်းချောင်းသွားတာအစိုးရသွားတဲ့သဘောပေါ့ပြီးတော့ဇီဝိတယုတ်ကသူ့နဲ့ရှင်ဘက်ယုတ်တွေတက်တန်းပြည့်ဒီအောင်သူစောက်ထိန်းသွားတယ်ဆိုတာသူအစိုးရသွားတဲ့သဘောပဲဒါကြောင့်ဒါဣန္ဒြိယယုတ်၈ပါးလို့နာမည်ပေးပါနောက်တစ်ခါပတာရယုတ်၅ပါးရဲ့တိယအာယုံ၅ပါးနော်ဒီအာယုံ၅ပါးခေါ်တဲ့ဂောစရယုတ်၇ပါးရဲ့အဲ့တော့ဒါကြတော့၇ပါးပဲဆရာတို့ယူရတော့မှာ၅နဲ့၇ပေါင်းလိုက်တော့၁၂ရတယ်အဲ့ဒါအောလာရိကယုတ်တဲ့နော်အောလာရိကယုတ်ကဇာရုသမဏ195မှာနံပါတ်5လို့ပြီးထားပါတယ်နော်အဲ့တော့ပတာရယုတ်5ပါးဂောစရယုတ်9ပါးယုတ်ခြင်းကြမ်းတမ်းသည့်အဖြစ်ကြောင့်ညာဖြစ်ကြည့်ရင်ထင်လွယ်မြင်လွယ်ကြသောယုတ်တို့သည်ထို့သောညာ၌ထင်မြင်လွယ်ခြင်းကြောင့်ဤယုတ်တို့ကိုညာနဲ့နိကတ်ဒီအဖြစ်တို့ရောက်သဖြင့်တန်တိကေယုတ်လို့လဲခေါ်တယ်အာယုံအာရမဏိကအဖြစ်ထိပါခြင်းမဟာဘုတ်ချင်းချင်းထိပါခြင်းနဲ့တကွဖြစ်တဲ့အတွက်တပ္ပတိကယုတ်လို့လဲခေါ်တယ်အဲ့တော့ဒီယုတ်တွေကဒါမြင်ွယ်သိတယ်တဲ့ယုတ်တွေတောပတာရယုတ်ဆိုအချီယုတ်တွေအဲ့တော့ဒါလဲအစင်အသနာအရသာထိတွေ့ဆိုရှားတို့သိနိုင်တယ်ဒါလို့သိလွယ်တဲ့အတွက်ဩလာရိကယုတ်ကျမ်းနေနော်ဒါကသူကကျမ်းတန်ယုတ်ရင်းတဲ့ယုတ်ဒီလို့ဒါလို့နာမည်ပေးတယ်တော်တော့ဒါဩလာရိကယုတ်ပြီးတော့အချင်းချင်းထိတိုက်နိုင်နေဆိုတာသက္ကုပ္ပဒါမှာရူပယုံလာတိုက်တယ်သောတာပ္ပဒါမှာကန္နာယုံလာတိုက်တယ်ထိတိုက်နိုင်လို့တပ္ပတိကယုတ်ပြီးတော့သူတို့သိလွယ်မြင်လွယ်တဲ့အတွက်ညာနဲ့နီးတယ်အဲ့ဒီနီးတာကိုတန်တိကေလို့ခေါ်တယ်ကဲဒီ12ပါးကိုဆရာတို့ကဩလာရိကလို့ခေါ်လိုက်တော့ကြံတဲ့16ပါးကိုတော့ဒုက္ခမယုအဲ့ဒါတိမ်မွေ့တဲ့ယုတ်တယ်ဗျာဒုက္ခမယုကတိမ်မွေ့တဲ့ယုတ်တိမ်မွေ့တဲ့ယုတ်ကြတော့เนาะဆရာတို့အတပတိကပေါ့မထိတိုက်နိုင်တော့ဘူးပြီးတော့ဆရာတို့တန်တိကေရဲ့เนาะဒီစကြင်ဘက်ကတော့ဒူရီဒူရီကဝေးတယ်အဲ့ဒါနီးတဲ့ယုတ်ဝေးတဲ့ယုတ်เนาะဒီလိုဘာဖြစ်လို့ခွဲလဲဆိုရင်အဲ့ဒါပဲဒီပေါ်မှာခြေခံလို့ခွဲသွားတယ်ကဲနောက်တခါရှာလို့ဆက်ဦးမှာဒီပတာရယုတ်၅ပါးအ ਨੇ ကသက္ခုပတာရသောတာပတာရနှစ်ခုကိုအတံပတ္တဂါဟကကျံပတာရယုတ်၅ပါးကိုတံပတ္တဂါဟကလို့ဒီလိုနာမည်ပေးပြီးတော့ဒီ၅ပါးပြင်ကျံ23ပါးတော့အဂါဟကလို့နာမည်ပေးတယ်အဲ့တော့ဒီ၅ပါးမှာအာယုန်နေလာထင်နိုင်တယ်လို့စောစောရှာလို့ပြောသွားတဲ့အခါမှာဟောဒီသက္ခုပတာရသောတာပတာရမှာတဲ့ရှင်ဘုကအာယုံကရောက်လာဖို့မလိုဘူး အဝေးကနေပြီးတော့ပဲဒီအယုံကိုမြင်နိုင်တယ်ကြားနိုင်တယ်အခုဆရာကိုမြင်ကြတာဆရာကိုယ်တိုင်ကတယောက်စီရဲ့မျက်စိကိုရောက်လာဖို့မလိုဘူးเนาะအဝေးကနေမြင်နိုင်တဲ့အတွက်အဲ့ဒါ तू ကအတံပတ္တကာတာတဲ့အယုံရောက်လာဖို့မလိုဘူးဆရာအတံကူကြားနေတာလည်းပဲဆရာအဝေးကနေပြောနေတာပဲเนาะပြောရင်လည်းကြားသွားတယ်အဲ့ဒါကို तू အတံပတ္တကာကလို့ပြီးလိုက်ဒီကြံတဲ့ဗတာရရုပ်သုံးခုကတော့မဟုတ်ဘူးတဲ့ဆိုင်းရအာယုံကလာတိမှเนาะလာတိတွေ့မှဒီတော့မှเนาะသူအာယုံတိတယ်တော့မှာဂာဏပတာဒဆိုပါတော့เนาะဆရာတို့ရေမွေးတွေစပယ်ပန်းတွေရှိမှချတာเนาะလေကဟိုဘက်ကိုတိုက်နေတယ်ဆိုရင်ဆရာတို့အနားရပါမလားမရဘူးเนาะအဲ့တော့ဒီအမှုန်ဒီအနားအငွေ့ကလေးတွေကဒီနှာခေါင်းထဲဝင်တော့သွားတိမှအဲ့ဒီတော့မှအနာသိတယ်အရသာဆိုရင်လည်းဒီတိုင်းပဲစက်သားကြော်နော်ရှေ့မှာပကံနဲ့ခြတိုင်းဆိုတော့အရသာမသိသေးဘူးရှားပေါ်တင်မှပဲနော်လာထိမှပဲကွာသိတယ်အထီးတွေ့ဆိုတာလည်းဒီတိုင်းပဲလာထိမှသိတယ်ဒါကြောင့်ဒီသုံးခုကိုကြတော့တံပတ္တကာဟကာတဲ့ကြံနေနော်ရုပ်23ပါတော့အာယုမယူနိုင်တဲ့အတွက်သူအကာဟကဖြစ်သွားပါလေကဲနောက်တစ်ခုဆရာတို့တခါပထဝီအာဘောတိဇောဝါယောဒါကြတော့ဝဏ္ဏလို့ခေါ်ပါเนาะဝဏ္ဏသူကတော့ဆရာတို့ဂန္ဓာအနကဂန္ဓာပြီးတော့ရတာကရတ္တเนาะဂန္ဓာရတ္တဩဇာအဲ့ဒီရှိပါအဝိနိဘောဂယုတ်တဲ့အဝိနိဘောဂဆိုခွဲကြံစိတ်ချလို့မရဘူးလေဗျာတို့ဖြစ်တဲ့ခါမှလည်းအမြဲအတူတကွတပေါင်းနဲ့ဖြစ်တယ်เนาะတပေါင်းနဲ့ဖြစ်တဲ့ဟာကိုလည်းခွဲထုတ်လို့မရအောင်တစ်ခုစီခွဲထုတ်အမြဲတပေါင်းကြီးပဲဖြစ်ပြီးတော့ပြက်ပြက်သွားတဲ့ယုတ်ဒီတဲ့အဲ့ဒါအဝိနိဘောကယုတ်၈ပါးကြံတဲ့ယုတ်20ကတော့ဝိနိဘောကဆိုတော့ခွဲခြားနိုင်တာပေါ့ပြီးတော့မှနောက်ဆုံးကတော့အဲ့ဒီရူပါယုတ်တစ်ခုကိုတော့သဏိဒသနာမြင်နိုင်တဲ့ယုတ်ကြံတဲ့ယုတ်တွေကတော့အနိဒသနာဆိုမှမြင်နိုင်ဘူးတဲ့ကဲဟောဒီအဝိနိဘောကယုတ်၈ပါးနည်းနည်းအရေးကြီးတော့စာမျက်နှာ186မှာနည်းနည်းဖတ်ကြည့်လိုက်ပါနံပါတ်9ပါအဝိနိဘောကယုတ်၈ပါးမဟာဘုတ်လေးပါဝဏ္ဏဂန္ဓရတ္တဩဇာဒီယုတ်၈ပါးအပေါင်းစုသည်တစ်ခုစီကွဲသွားအောင်ဖွဲကြံ၍မရကောင်းသောယုတ်များဖြစ်ကြ၏မြေကြီးတွင်ပထဝီဓာတ်လွန်ကဲ၏သို့သောအာဘောတိဇောဝါယောဝဏ္ဏဂန္ဓရတ္တဩဇာတို့လည်းပါရှိကြ၏ရေတွင်အာဘောလွန်ကဲ၏သောသောတိသောအပါဝင်ကြံရုပ်ခုနှစ်ပါးတို့သည်လည်းပါဝင်ကြ၏မိတွင်တိသောဒလွန်ကဲ၏သို့သောအဘောအပါဝင်ကြံရုပ်ခုနှစ်ပါးတို့လည်းပါရှိကြ၏ထို့ကြောင့်ရေတွင်မိရှိပြီးမိတွင်ရေရှိသည်ဟုဆိုနိုင်အဲ့တော့ကုန်းကပထဝီအဘောတိသောဝါယောတိဆရာတို့ပြောသွားပြီးပြီအဲ့တော့တခါတလေကြတော့မြေကြီးကိုပထဝီလို့တလို့เนาะသုံးတာရှိတယ်အဲ့တော့မြေကြီးကိုပထဝီလို့ပြောလိုက်တာအမှန်ဖြင့်မြေကြီးဒီပထဝီဓာတ်တစ်ခုတည်းတော့မဟုတ်ဘူးเนาะဒီရုပ်၈ပါးစလုံးရဲ့အဖွဲ့အစုပဲအဲ့ဒီဒီပထဝီကသူကအများစုဖြစ်နေတဲ့အတွက်เนาะအများစုဖြစ်နေတဲ့သူ့ကိုဒါပထဝီလို့တလို့เนาะဒါခေါ်လိုက်တဲ့သဘောပါအဲ့တော့ရေကိုလည်းအာဘောလို့တော့ခေါ်ရင်အမှန်ပဲတိတိကျကျမမှန်ဘူးเนาะရေကလည်းပဲကိုကပြောတဲ့အတိုင်းအာဝိနိဘောကရုပ်၈ပါးလုံးပါနေရမှာပဲဒါပေမဲ့ရေဒီအာဘောဓာတ်အချိုးကများတယ်အချိုးများတဲ့အတွက်သူ့မှာယူစီဖွဲ့စည်းတာပုံထင်ရှားတယ်ထင်ရှားတဲ့အတွက်တခါလေကြတော့လွယ်အောင်ဆိုပြီးတော့ရေကိုအာဘောလို့တလို့ခေါ်လိုက်အဲ့တော့ဆရာသမွေးဖြေတဲ့နေ့မှာအဲ့ဒီမိကွန်းလာတယ်ဗျာရေတွင်မိရှိပြီးမိတွင်ရေရှိသည်ဆိုသောအဆိုကိုနော်ဒါဝေဖန်ပြပါရှင်းပြပါဆိုတော့တလူလာတာကဲဆရာတို့ရှင်းပြရဲဆိုကွအဝိနိဘောကယုတ်၈ပါးကိုနော်ဒါအခြေခံပြီးတော့ကိုရှင်းရမှာပဲဒီအဝိနိဘောကယုတ်၈ပါးဒီအမြဲတပေါင်းဒီဖြစ်ပြီးတော့အမြဲတပေါင်းပဲပြည့်ရတယ်ခွဲခြံစိတ်ဖြာလို့မရဘူးဒါကြောင့်နော်ရေမနော်ရေမဒီယုတ်၈ပါးစလုံးမပေါင်းနိုင်ရဘူးလားเนาะဒီယုတ်၈ပါးလုံးပေါင်းတယ်ဒါမဲ့အာဘောကတော့နည်းနည်းကွန်းကအချိုးစားလွန်ကဲတယ်ပုံများတာပေါ့အဲ့တော့ဒီ၈ပါးလုံးပေါင်းတဲ့အတွက်ကြောင့်ရေမာတီဇောမပါဘူးလား
အဲ့ဒီတီဇောကမိတပ်ပဲနော်တီဇောကအပီဆွမ်းရင်ဆိုမိတပ်ပေါ့ဗျာဥမာရေတဲကိုဆရာတို့မိတိုက်အောက်ကနေရေဆူအောင်ချက်တဲ့ခါဒီရေပူပူမလာဘူးလားဘာဖြစ်လို့ပူလာတာလဲအဲ့ဒီမိတပ်ကဆရာတို့မိတပ်နော်ဒါဝင်လာလို့ပေါ့ဗျာအပူဆွမ်းရင်ကဝင်လာလို့အပူချိန်ကမြင့်မြင့်မြင့်သွားနောက်ဆုံးဆူတဲ့အထိလာတယ်ဆိုတော့အဲ့ဒီအပူဝင်သွားတယ်ဆိုတာဒီရေထဲမှာအပူရှိနေတဲ့သဘောပေါ့နော်ဒါမိကလည်းတီဇောတပ်ပဲဒါကြောင့်ရေမှာမိရှိတယ်လို့သူပြောတယ်ဗျာကဲမိမှာရေရှိတယ်လို့ပြောတော့အဲ့ဒီမိတောက်မိလျံဟာမိတောက်မိလျံကြည့်လိုက်ရင်ဟာဒါတီဇောပဲလို့ပြောရင်ဒါမမှန်ဘူးနော်တီဇောတခုတည်းမဟုတ်ဘူးတီဇောတော့လွန်ကဲတာပေါ့ဒီရုပ်၈ပါးစလုံးပဲရှိရမှာပဲမိတောက်မှာလေဒီရုပ်၈ပါးလုံးရှိရင်အာဘောမရှိဘူးလားအဲ့တော့အာဘောလည်းပါဝင်နေတာပေါ့အာဘောပါဝင်နေတယ်ဆိုရင်အာဘောဒီရည်တပ်ပဲနော်သူကဒါကြောင့်မိမှာရည်ရှိတယ်လို့လည်းပြောနိုင်တယ်တဲ့အဲ့ဒါလို့ပြောတဲ့အခါမှာသိပ္ပံနဲ့စကြင်ပဲဖြစ်သွားတာလားသိပ္ပံနဲ့နော်သိပ္ပံကလက်ခံနိုင်မလားအဲ့တော့တိတ်တိတ်ပန်နေတိတ်ဆရာတပည့်တိတ်ပန်နေရှိတယ်ဒီမှာတိတ်ပန်ပညာရှင်နဲ့အဲ့ဒါလက်ခံနိုင်တယ်ဗျနော်ဥမာဆရာတို့ကပြောတဲ့အတိုင်းရေမှာနော်ရေတစ်ခွက်ကင်လိုက်တမောမီတာထည့်လိုက်အပူချိန်25ဒီဂရီ30ဒီဂရီဆိုအပူတက်ပြတာပဲဒါရေထဲမှာမီးရှိတာပြောတာပေါ့ဗျာပြီးတော့မီးမှာရေရှိတယ်ဆိုတော့ဟောစကူနော်ထင်းထင်းတို့စကူတာဆက်လူလို့ဆိုခေါ်တယ်အဲ့ဒီဆဲလူလို့စ်ကိုဆရာတို့ကမီးရှို့တဲ့အခါမီးလောင်တာမီးလောင်တဲ့အခါမှာအဲ့ဒီဒီဆဲလူလို့စ်မှာပါတဲ့ကာဗွန်ကအောက်ဆီဂျင်နဲ့ပေါင်းတော့ကာဗွန်ဒိုင်ဆိုက်ဖြစ်တယ်ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်ကလည်းရှိတယ်ဒီမှာဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်ကပေါင်းတော့ရေဖြစ်တယ်ဗျာအဲ့ဒါလို့ပေါင်းခြင်းဖြစ်အပူထွက်တာအပူကသိညာတဲ့အခါကျအဲ့ဒါမီးတောက်လို့ဖြစ်လာတာဒါကြောင့်တဲသူတို့နော်ထင်းမီးရှို့လို့မီးတောက်ဖြစ်နေတဲ့အချိန်မှာအဲ့ဒီမှာဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်ပေါင်းတော့ရေဖြစ်နေတယ်ဗျာဒါကြောင့်အဲ့ဒီမိတောက်မိလံမှာရေငွေ့တွေပါတယ်ဗျာ။ဒါကြောင့်မိမှာရေရှိတယ်ဆိုသိပ္ပံလည်းလက်ခံနိုင်ပါတယ်။ကဲနည်းနည်းတော့စောသေးလားတော့မသိဘူး။အဲ့တော့နည်းနည်းရူပသမုဋ္ဌာဏလေးနည်းနည်းတက်လိုက်အောင်။အဲ့တော့သမုဋ္ဌာဏကိုနော်ရုပ်တို့ကိုဖြစ်စေတဲ့အကြောင်းများနဲ့ရုပ်ဖြစ်ပုံကိုပြသောအခန်းကိုရူပသမုဋ္ဌာဏလို့ခေါ်တယ်။အဲ့ဒီရူပသမုဋ္ဌာဏကိုပဲမြန်မာကသမုဋ္ဌာန်၄ပါးလို့ဒီလိုလုပ်လိုက်တယ်။နော်သမုဋ္ဌာန်၄ပါးကရုပ်ကိုဖြစ်စေတဲ့အကြောင်းတရား၄ပါးပါပဲ။အဲ့ဒီအကြောင်းတရား၄ပါးကဘာတွေလဲလို့မေးရင်ကံစိတ်ဥတ္တအာဟာရနော်ဒီ၄မျိုးပဲ။ကဲဒီလိုဆိုရင်ရုပ်ကိုဖြစ်စေတဲ့ကံကဘယ်ကံနေလဲလို့မေးရင်ကံ25ပါးရှိတယ်ဗျ။ဘယ်ကံလဲကမ္မပဋ္ဌမြောက်သောအကုသိုလ်ကံ12ပါးမာကုသိုလ်ကံ10ပါးရူပဝါစရကုသိုလ်ကံ5ပါးတို့ဖြစ်ကြ၏အဲ့တော့ကိုစောစောကကံကျိုးပေးပုံစရာနည်းနည်းပြန်နိုင်တော့ကောင်းတယ်ကဲရပြီဆရာတို့ရုပ်ဖြစ်စေတဲ့ကံကဒီအကုသိုလ်ကံရဲ့ကာမကုသိုလ်ကံရဲ့ရူပဝါစကုသိုလ်ကံရဲ့ပါပဲအဲ့တော့အကုသိုလ်ကံเนี่ยအပေလေးပုံမှာငရေတိရိစ္ဆာန်ပြိတ္တာသူတကယ်သွားဖြစ်တော့ရုပ်မပါဘူးလားအေးဒါနော်ဒါရုပ်ဖြစ်စီတာပဲဒီကာမကုသိုလ်ကံเนี่ยလူတွေနတ်တွေရုပ်တွေပါတာပဲရူပဝါစကုသိုလ်ကံလည်းရူပပြမာတွေရုပ်မရှိဘူးလားအေးအဲ့ဒါကြောင့်ဒါနော်ရုပ်ကိုဖြစ်စီတဲ့ကံကအကုသိုလ်ကံကဘယ်နှပါးရှိလဲဆရာတို့အကုသိုလ်စေနာ12ပါးကိုယူတယ်ကမ္မဝါစကုသိုလ်ကံဆိုတာလေမာကုသိုလ်စိတ်10ပါးမှရှင်တယ်အဲ့ဒီစေနာ10ပါးကိုယူတယ်12နဲ့8ဆို20ပေါ့ဗျာရူပဝါစကုသိုလ်ကံကတော့5ပါးပေါ့ဗျာเนาะ5ပါးဆို25အရူပဝါစကုသိုလ်ကံ4ပါးကိုဆရာတို့ဖယ်တယ်ဘာဖြစ်လို့လဲသူတို့ယုတ်မဖြစ်စေဘူးဒါကြောင့်ယုတ်ကိုဖြစ်စေတဲ့ကံ25နံပါတ်2ယုတ်ကိုဖြစ်စေတဲ့စိတ်85ပါးရှိတယ်အဲ့ဒီ85ပါးကိုပြောမယ်မနောဓာတ်3ပါးရေနော်တဒါယုံ17ပါးရေရူပဝါစဝိပက်5ပါးရေပေါင်း19ပါးကယုတ်တသက်ပဲဖြစ်စီတယ်နော်ယုတ်တသက်ပဲဖြစ်စီပါတယ်ပြီးတော့အဘိညာဉ်တွေးကျင်တဲ့အပ္ပနာဇော26ပါးဒါဇံဇောတွေအဲ့ဒီဇံဇောတွေကယုတ်တသက်ဖြစ်စီတဲ့အပြင်
อิริยาปုတ်4ပါးကိုလည်းပဲခိုင်ခတ်အောင်ထောက်ပပေးတယ်ဒါကြောင့်မှရှားလို့ဇံဝင်နေဆိုရင်เนาะမကွာခொနည်းအထိဇံဝင်စားနေမလှုပ်ဘူးညိမ့်ပြီးတော့ဒီတိုင်းမနေနေလေဒါအိရိယာပုတ်ကတီမြဲတာပေါ့ဗျာเนาะဒါအဲ့လိုတီမြဲအောင်အိရိယာပုတ်ခိုင်အောင်လဲသူကဝိုင်းလို့ပြေးပါတယ်ပြီးတော့မနောဒွါရဝိဇံ1ကာမဇော2နှစ်29အဘိညာ2 ဒီအဘိညာနှစ်ကကုသိုလ်အဘိညာကရိယာအဘိညာဒီစိတ်တစ်ပါးကိုပြောတာပေါင်းလိုက်တဲ့အဲ့ဒီစိတ်32ပါးသည်ရုပ်တသက်လည်းဖြစ်စေတယ်ဣရိယာပုတ်4ပါးကိုလည်းเนาะခိုင်ခတ်အောင်ထောက်ပပေးတယ်ဝိညာဉ်ယုတ်5ပါးလည်းဖြစ်စေတယ်အဲ့ဒါရေးကြည့်တယ်ဝိညာဉ်ယုတ်ဆိုတာကကိုယ်မူရเนาะကိုလှုပ်ရှားနိုင်တာလမ်းလျှောက်နိုင်တာကွေးနိုင်တာထိုင်နိုင်တာထနိုင်တာတို့လုပ်ပေးတာเนาะဆရာတို့အဲ့ဒါ
တို့ကအဲ့ဒီအထိကသိပ္ပံကမသိဘူးเนาะသိပ္ပံကသိတာကတော့တို့ကတော့ဒီเนาะကြွက်သားတွေအလုလုပြီးတော့ဒါဆရာတို့ကလှုပ်ရှားတယ်လို့တို့ထင်နေတာအဲ့ဒီကြွက်သားအလုလုဖို့ကလေဒီစိတ်တစားရုပ်တွေကသွားပြီးတော့လှုပ်ဟာသိတယ်ဗျာเนาะဒါကြောင့်ဆရာတို့အဲ့ဒီစိတ်တစားရုပ်တွေကလူတယ်ပြီးတော့ဒါဆရာတို့ပဇာစကားပြောနိုင်တာပဇာလှုပ်နိုင်တယ်လေဝိညာဉ်ရုပ်ပဲဒါကြောင့်အဲ့ဒီเนาะဒီကာယဝိညာဉ်ဝစီဝိညာဉ်ဖြစ်စေနိုင်တဲ့ရုပ်တရားစိတ်တရားပါလေဆိုရင်ဒီစိတ်32ပါလို့ဆရာတို့ပြောရမှာကဲကောင်းပြီအဲဒီစိတ်32ပါအထဲကပဲဆရာတို့ကာမဇော29လုံးပါလုံးပါသွားတယ်ဆိုတော့เนาะဒါကုသိုလ်ဇောအကုသိုလ်ဇောတွေအကုန်ပါသွားတာပေါ့ဇောဆိုတာကုကုကရိဖို့ဆိုတာမှတ်မိတယ်เนาะအဲ့တော့ကုကုကရိဖို့ဆိုဇော29ထဲမှာအကုသိုလ်စိတ်32ပါလည်းပါတယ်ပြီးရင်ဆရာတို့ကာမဇောတွေလည်းပါသွားတာပေါ့အဲ့တော့အဲဒီအထဲကနေပြီးတော့ဟောလောဘမှုသောမနတာစိတ်၄ပါမဟာကုသိုလ်သောမနတာစိတ်၄ပါဒါဇောစိတ်၄ပဲအဲဒီ၈ပါးသည်ဒီ၃မျိုးအပြင်ပုထုဇဉ်တွေပြုံးရည်ခြင်းကိုဖြစ်စေပါတယ်တဲ့အဲ့တော့ဆရာတို့ပွဲကြည့်လို့သဘောကျလို့ပြုံးတာကတော့ဒါလောဘမှုသောမနတာစိတ်နဲ့ပြုံးတယ်ကုသိုလ်ရည်နဲ့တကွနှစ်သက်လို့ပြုံးတယ်ဆိုတာကတော့အဲ့ဒါမဟာကုသိုလ်သောမနတာစိတ်နဲ့ပြုံးကြပါတယ်စိတ်ဒီစိတ်95ပါးကဆောင်ရွက်နိုင်တဲ့เนาะဒါဖြစ်စေတဲ့ရုပ်တွေအကြောင်းဆရာတို့ပြောနေပါတယ်အဲ့တော့စောစောကဝိညာဉ်ရုပ်2ပါးဖြစ်စေတဲ့စိတ်က32ပါးပါအဲ့ဒီကာမဇောစိတ်တွေခြေကနေပြီးတော့လောဘမှုသောမနတ4မာကုသို့သောမနတစိတ်4ပါးကတော့ပြုံပုထုဇဉ်နဲ့ပြုံးကြည်ခြင်းကိုဖြစ်စေပါတယ်ပြီးတော့ဆရာတို့တိခပုဂ္ဂိုလ်ဆိုတာကတော့သောတာပန်တကတကအနာဂံကိုပြောပါတယ်ဒီပုဂ္ဂိုလ်တွေကနော်ဒိဋ္ဌိနဲ့ဒိဋ္ဌိကိုပယ်ပြီးဖြစ်တဲ့အတွက်ကြောင့်လောဘမှုသောမနတစိတ်၄ပါးထဲကဒိဋ္ဌိကတ္တနော်တမ္ပယုတ်စိတ်၂ပါးကိုသူကပယ်ပြီးရမှာသူတို့စီမှာမဖြစ်နိုင်တော့ဒိဋ္ဌိဒါကြောင့်သူတို့ကြတော့လောဘမှုဒိဋ္ဌိကတ္တဝိပယုတ်သောမနတစိတ်၂ပါးမဟာကုသိုလ်သောမနတစိတ်၄ပါးနဲ့သူတို့ပြုံးကြေကြပါတယ်ဖရာယဟန္တာတွေကတော့ဟာတိတုပ္ပစေမဟာကရိယာသောမနတစိတ်၄ပါးအဲ့ဒီစိတ်၅ပါးနဲ့သူတို့ပြုံးကြေကြပါတယ်ပြီးတော့ဒေါသမှုစိတ်၂ပါးကတော့เนาะဒီဆရာတို့ပုထုဇဉ်တွေရဲ့ငိုယုံကြီးတွားခြင်းကိုဖြစ်စေတဲ့စိတ်ဖြစ်ပါတယ်ငိုယုံကြီးတွားတာပါစိတ်နဲ့ငိုယူကြသလဲလို့မေးရင်တောသမှုစိတ်နဲ့ငိုယူကြပါတယ်ပြီးတော့ဒွေပင်စဝိညာဉ်30နော်ဒီမြင်သည့်စိတ်ကြားသည့်စိတ်5ဆိုအာရူပဝါစဝိပက်4ပါအာရူပဝါစဝိပက်ကအာရူပဗျမာရိယပြိဋ္ဌာန်ဒီစိတ်ပဝင်စိတ်သူတို့ကလည်းရုပ်ကိုမဖြစ်စေဘူးအဲ့ဒီ14ပါးကရုပ်ကိုမဖြစ်စေတဲ့စိတ်14ပါးပါ89တဲက14နှုတ်လိုက်ရင်85ပါးကတော့ရုပ်ကိုဖြစ်စေပါတယ်ပြီးတော့ယဟန္တာပုဂ္ဂိုလ်ရဲ့သုတိစိတ်အလုံးကလည်းပဲသုတိစိတ်အလုံးစုံကလည်းယုတ်မဖြစ်စေဘူးပြီးတော့ပဋိသင်္ဍိစိတ်တွေကလည်းပဲယုတ်မဖြစ်စေဘူးလို့ဒီမှာနည်းနည်းမှတ်เสียဖြစ်ပါတယ်ပြီးတော့သမဏတရား98ဆရာတို့ဆက်လိုက်တဲ့အခါနံပါတ်3နော်သမဏတရား98စတုထစာကြောင်းနံပါတ်3ယုတ်ကိုဖြစ်စေတဲ့ဥဒုကတော့ခတ်သိမ်းသောယုတ်ကလတ္တိမှာပါရှိတဲ့တိတ္တဥဒုအုံနှံ့ဥဒုခေါ်သောဒီဇောတတဲ့ဒီဇောကသူ့မှာပူတယ်အေးတယ်သူ့မှာတဘာဝနှစ်ခုရှိပါတယ်ပ
ပူတဲ့တေဇောကိုအုံနှံ့ဥတုအေးတဲ့တေဇောကိုတိတဥတုတဲ့အဲ့တော့အဲ့ဒီတေဇောကနေပဲဥတုဇယုတ်ဖြစ်စီပါတယ်နမလေယုတ်ကိုဖြစ်စီတဲ့အဟာရအဲ့ဒါကတော့အစ္စဒနဲ့ဗဟိတခတ်သိန်းသောယုတ်ကလတို့မှာပါရှိတဲ့ဩဇာဒတဲ့အဲ့တော့ဆရာတို့ယုတ်ကလတိုင်းမှာအဝိနိဘောကယုတ်ရှိပါပါတော့အဝိနိဘောအဝိနိဘောကယုတ်ရှိပါမှာ ဩဇာယုတ်မပါဘူးလားအေးเนาะအဲ့ဒါဇာတို့ခန္ဓာကနာကူတဲမှာရှိတဲ့ဩဇာတွေကတော့အစ္ဆဒဩဇာဇာတို့စားသုံးလိုက်တဲ့အာဟာရမှာပါတဲ့ဩဇာကိုတော့ဗဟိတဩဇာအဲ့ဒီအစ္ဆဒဩဇာဗဟိတဩဇာသူတို့ပေါင်းစုံပြီးတဲ့အချိန်ကနေစပြီးတော့အဲ့ဒီယုတ်ကလတ်တွေเนาะအာဟာရဇယုတ်ကလတ်တွေသူတို့ကဖြစ်စီပါတယ်အဲ့ဒါကအကြောင်း၄ပါးကြောင့်ယုတ်တွေဖြစ်စီတာဟုတ်တယ်မှာပြောခြင်းဖြစ်ပါတယ တင်သွားတာကိုပဲဘိန်းတော်ဆရာတွေကဆေးကုတဲ့နေရာမှာတုံးချသွားတာပါနော်ဒါကြောင့်ဓာရီကိုသဘောပေါက်သွားရင်လည်းပဲဆေးကုနိုင်တဲ့သဘောအထိဒါကလှုပ်လို့ရတယ်ဗျနော်ပြီးတော့တခါဆရာတို့စာမျက်နှာ189အောက်ခြေမှာရုပ်အမျိုးအစားများဆိုပြီးတော့အကြောင်းတစ်ပါးကြောင့်ဖြစ်တဲ့ရုပ်ကိုဧကံရုပ်တပါးထက်ပိုသောအကြောင်းဒီကြောင့်ဖြစ်တဲ့ရုပ်ကိုအနိကံယုတ်လို့ခေါ်တယ်အဲ့တော့ကံကြောင့်ဖြစ်တဲ့ယုတ်ကိုကမ္မဇယုတ်ကမ္မဇယုတ်က18ပါးရှိတယ်အဲ့ဒီ18ပါးထဲမှာအဝိနိဘောကယုတ်18ပါးပါတယ်အိန္ဒြိယယုတ်18ပါးပါတယ်ဟတ္တယဝတ္ထုယုတ်ပရိစ္ဆေဒယုတ်เนาะအဲ့တော့အဲ့ဒါချက်ကိုဆရာတို့ဒီယုတ်ပိုင်းကเนาะဒီယုတ်ပိုင်းကကြည့်လိုက်တော့ပူလွဲတယ်အဲ့တော့ဒီရုပ်ပိုင်းမှာဒီရူပသမုဋ္ဌံဆိုတာရုပ်ကိုဖြစ်စေတဲ့အကြောင်းတရား၄ပါးပဲအဲ့တော့ဆရာတို့ကြည့်လိုက်ရင်ဒီအဝိနိဘောကရုပ်၈ပါးလို့ဆရာတို့ခေါ်တယ်เนาะဒီမဟာဘုတ်၄ပါးရယ်ပြီးတော့ဒီကဝဏ္ဏရယ်ဂန္ဓရတ္တဩဇာအဲ့ဒီရုပ်၈ပါးကကံကြောက်တယ်သူတို့ဖြစ်တယ်စိတ်ကြောက်လည်းဖြစ်တယ်ဥတုကြောက်လည်းဖြစ်တယ်အာဟာရကြောက်လည်းဖြစ်တယ်ဒါကြောင့်ဒီရုပ်၈ပါးဒီအကြောင်း၄ပါးကြောင့်မဖြစ်ဘူးလားဒါကြောင့်တို့အောက်မှာဆရာတို့၄လို့ရေးပြထားတာအဲ့ဒါအကြောင်း၄ပါးကြောင့်ဖြစ်တဲ့ရုပ်တွေပဲပြီးတော့ရုပ်ကလတ်တွေဖြစ်လာရင်အဲ့ဒီရုပ်ကလတ်ကိုပိုင်းခြားပြီးတဲ့နေနမိတ်ပရိစေဒရုပ်တနည်းဖြင့်အာကသတ္တကကောမပေါ်လာဘူးလားဖြစ်ပေါ်လာတဲ့အတွက်အဲ့ဒီအဟာရစဒီနော်ပရိစေဒရုပ်ဟာလည်းပဲအကြောင်း၄ပါးကြောင့်ဖြစ်တယ်လို့ပဲယူဆရပါတယ်ဟုတ်တယ်မဟုတ်လားဥမာဆရာတို့ကံကြောက်နော်ဒီအဝိနိဘောကယုတ်ရှိပါနဲ့တကွပေါ့ယုတ်ကလဖြစ်လာရင်ဒီအပိုင်းခြားကလေးကနေနမိတ်ကလေးကပေါ်လာတာတော့ဒါပြိစေရာယုတ်လေးဖြစ်တာပဲစိတ်ကြောက်ဒီယုတ်ရှိပါနော်ယုတ်ကလဖြစ်လာရင်လည်းဒီပြိစေရာယုတ်ကပါအောင်မှာပဲဒါကြောင့်အဲဒီအဝိနိဘောကယုတ်ရှိပါရဲ့ပရိစေရာယုတ်ရေဒီ၉ပါးဒီအကြောင်း၄ပါးကြောင့်ဖြစ်တဲ့ယုတ်ဒီအကြောင်း၄ပါးကြောင့်ဖြစ်တဲ့ယုတ်လို့နည်းနည်းမှတ်ပါနော်ဒီ၄ပါးပြီးတော့ဆရာတို့ဒီမှာပြထားတာနော်မာဒီကံကြောင့်ဖြစ်တဲ့ယုတ်မှာအဲ့ဒီ၉ပါးကိုယူတယ်ကမ္မဇအနိကံ၉အဲ့တော့ကံကြောင့်လည်းဖြစ်တယ်စိတ်ဥတုအဟာရတို့ကြောင့်လည်းဖြစ်တဲ့အတွက်ကမ္မဇအနိကံယုတ်၉ပါးပြီးတော့ကမ္မဇဧကံယုတ်၉ပါးလည်းရှိတယ်အဲ့ဒါကံအကြောင်းတစ်ပါးတည်းကြောင့်ဖြစ်တဲ့ယုတ်၉ပါးကတော့ကမ္မဇဧကံလို့ဇာတို့ပြီးထားတယ်ဘယ်သူတွေလဲပတာရယုတ်၅ပါးရယ်ပြီးတော့ဒီကကမ္မဇဧကံမှာဘာဝယုတ်၂ပါးရယ်ဟတ္တဝတ္ထုရယ်ဇီဝိတယုတ်ရယ်ဒီ၉ပါးနော်ဒီ၉ပါးဒီကံအကြောင်းတစ်ပါးတည်းကြောင့်ဖြစ်လို့ကမ္မဇဧကံယုတ်၉ကမ္မဇအနိကံယုတ်၉ဆိုရင်ကံကြောင့်ဖြစ်တဲ့ယုတ်၁၈ပါးမရဘူးလားအဲ့တော့အဲ့ဒါလို့မှတ်တာတော့ပူလွဲတယ်ပြီးတော့ဆရာတို့စိတ်ကြောင့်ဖြစ်တဲ့ယုတ်စိတ်သဧကံစိတ်အကြောင်းတစ်ပါးတည်းကြောင့်ဖြစ်တဲ့နော်ယုတ်ကနှစ်ခုပဲရှိပါတယ်အဲ့ဒါဘယ်ယုတ်တော့စိတ်သဧကံဆိုတာကကာယဝိညာဝစီဝိညာနော်ကိုယ်အမူအရာထူးနှုတ်အမူအရာထူးဒီနှစ်ခုကစိတ်ကြောင့်ဖြစ်တယ်လို့ဒါဆရာတို့သိပါပြီးတော့စိတ်သအနိကံစိတ်ကြောက်လည်းဖြစ်တယ်တခြားအကြောင်းကြောက်လည်းဖြစ်တယ်ဆိုတော့အဲ့တော့စောစောကပြောတဲ့ဒီအကြောင်း၄ပါးကြောက်ဖြစ်တဲ့နော်ယုတ်၉ပါးရှိနေပါတယ်အာဝိနိပါကယုတ်၈ပါးရယ်ပရိစေဒယုတ်ရယ်အ
အဲ့ဒီကိုးပါးကလည်းစိတ်ကြောက်လည်းဖြစ်တော့เนาะဒါကမ္မဇအနေကံကိုးခေါ်သလိုစိတ်တဇအနေကံကိုးခေါ်မှာပေါ့ဗျာပြီးတော့စိတ်တဇအနေကံ၄ခုထပ်တိုးတယ်အဲ့ဒီ၄ခုကဒီမှာတစ်ခုပါပါတယ်စိတ်နဲ့ဥဒ္ဓအကြောင်းနှစ်ပါးကြောင့်ဖြစ်တဲ့เนาะတတ္ထအတန်ယုတ်တော့ဒီအတန်ယုတ်ဒီလည်းပဲစိတ်တဇအနေကံယုတ်လို့ခေါ်ရပါတယ်ပြီးတော့စိတ်ဥဒ္ဓအဟာရအကြောင်း၃ပါးကြောင့်ဖြစ်တ နီကံယုတ်လို့ခေါ်ရမှာဖြစ်ပါတယ်။အဲတော့စေတဇအနီကံဒီ၃ပါးနဲ့ဒီကနော်တတ္တတပါးထပ်ပေါင်းလိုက်ရင်စေတဇအနီကံ73ပါးရသွားပါတယ်။အဲဒါလို့ဆိုရင်စေတဇယုတ်စုစုပေါင်းဘယ်လောက်ရတော့15ပါး။အဲဒါသာမဏေ180နံပါတ်1မှာရှားလို့ပြထားတယ်နော်စေတဇယုတ်15ပါးအဲ့ဒီ15ပါးတော့အခုလိုဒီကနေရှားတော့မှတ်တာဒါလွယ်တယ်ဒါလွယ်တဲ့နည်းပဲကဲတခါဥဒုဇယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်ဥဒုတော့ဥဒုဇဧကံယုတ်မရှိဘူးအနေကံယုတ်73ပါးကစိတ်ကစားအနေကံ73ပါးနဲ့တူတူပဲနော်တူတူပဲဘာဖြစ်လဲဒီမှာစိတ်ကြောင့်ဖြစ်တယ်လို့ဥဒုကြောင့်လည်းဖြစ်တယ်ဒီမှာလည်းစိတ်ကြောင့်ဖြစ်တယ်လို့ဥဒုကြောင့်လည်းဖြစ်တယ်ဆိုတော့တူတူပဲ73ပါးပြီးတော့နော်ဒီဥဒုဇအနေကံ73ပါးပြီးပြီအဟာရဇဧကံမရှိဘူးအနေကံကြတော့12ပါး12ပါးဆိုတော့အဟာရကဒီမှာကြတော့သူမပါပဲကိုဒီ3ပါးမှာတော့သူပါတယ်နော်ဒီ3ပါးမှာအဟာရကြောက်လေဖြစ်တော့ဆိုတော့ဒီ3ပါးနဲ့စောစောကဒီ9ပါးပေါ့ဗျာပေါင်းလိုက်တော့ဒါ12ပါးရတော့ပေါ့အဲ့တော့ဒါဆရာတို့ဇာမျက်နှာ180မှာလည်းပြီးထားပါတယ်နံပါတ်3ဥဒုဇယုတ်73ပါးနံပါတ်၄အဟာရဇယုတ်72ပါးပြီးတော့နံပါတ်5ကသူကဤကဇယုတ်ဤကဆိုတာတိဇဆိုတာဖြစ်စေတယ်အကြောင်းတစ်ပါးထဲကပဲဖြစ်စေတဲ့ယုတ်72ပါးရှိသည်တဲ့အဲ့ဒါလေဒီကနေကြည့်ရင်လွယ်တယ်ဗျနော်ဒီမှာကမ္မဇဤကံ5စိတ်ဇဤကံ2အဲ့ဒါပေါင်းလိုက်17ပဲနော်ဒါအကြောင်းတစ်ပါးကြောင့်ဖြစ်တဲ့ဒါယုတ်72ပါးပဲဖြစ်ပါတယ်ပြီးတော့ဆရာတို့နံပါတ်6ကဒွိဇယုတ်တပါဒွိဇဆိုတာအကြောင်းနှစ်ပါးကဖြစ်စေတဲ့ယုတ်ဘယ်ယုတ်ဖြစ်မလဲဒီမှာစိတ်ဥတုအကြောင်းနှစ်ပါးကြောင့်ဖြစ်တဲ့တတယုတ်ပဲเนาะဒါတတယုတ်ဒီဒွိဇယုတ်ပြီးတော့အကြောင်း3ပါးကြောင့်ဖြစ်တဲ့ယုတ်တိဇယုတ်ဒီမှာအကြောင်း3ပါးအဲ့တော့တိဇယုတ်3ပါးဒီပါးဒီလေလဟုတာဒွိယုတ်3ပါးဒါနည်းပြလဟုတာယုတ်မုဒုတာယုတ်ကာမိညတာယုတ်ဖြစ်ပါအကြောင်း၄ပါးကြောင့်ဖြစ်တဲ့ယုတ်ကဏ္ဍပါရှိမှာလေစတုဇာယုတ်ဇာမျက်နှာ181မှာပြပါတယ်စတုဇာယုတ်အကြောင်း၄ပါးကြောင့်ဖြစ်တဲ့ယုတ်၉ပါးဘယ်၉ပါးလဲဒီမှာပါတယ်နော်ဒီအဝိနိဘောကယုတ်၈ပါးနဲ့ပြီးတော့ဒီကပြိစိတာယုတ်တပါးကဲဒါဆိုရင်ဆရာတို့ဒီထိသိပြီပြီးတော့ရူပကလာပကလာပကိုပဲမြန်မာကကလတ်လို့ခေါ်လိုက်တယ်ဗျာအဲ့ဒီကလာပကနော်ယုတ်တို့ရဲ့ပေါင်းစပ်ဖွဲ့စည်းပုံကိုပြတာတဲ့ဒါကြောင့်ကလတ်ဆိုတာကဆိုင်ရာယုတ်များပူးတွဲပေါင်းစပ်၍ဖြစ်ပေါ်လာတဲ့ယုတ်အဖွဲ့အစုတစ်ခုစီကိုယုတ်ကလတ်တစ်ခုလို့ခေါ်ပါတယ်ယုတ်ကလတ်တို့ရဲ့လက္ခဏာ၄ရပ်ကအောက်မှာပြထားတယ်ဧကုပ္ပါဒအတူတကွဖြစ်တယ်ယုတ်ကလတ်မှာပါတဲ့ယုတ်တွေအားလုံးတပြိုင်နက်ဖြစ်ကြတယ်ဧကနိရောဓအတူတကားချုပ်ပြတ်ကြတယ်ဧကနိတယတူတဲ့မိယာရှိတယ်အဲတော့ယုတ်အားလုံးကပထဝီအာဘောတိဇောဝါယောကိုပဲမိကြပါတယ်เนาะဒါရောက်တူတဲ့မိယာရှိတယ်သဟဝုတ်တိခွဲကြ၍မရအောင်ပေါင်းယောနေခြင်းတို့ဖြစ်ပါတယ်တဲ့အဲတော့အဲ့ဒီယုတ်ကလဘုရားဟောသွားတာเนาะဆရာကဒီယုတ်ကလရဲ့အရွယ်ဘယ်လောက်ရှိလဲဆိုတာနည်းနည်းလေးเนาะဒါကိုသိချင်တယ်အဲ့တော့သူတို့ကျမ်းဂန်မှာပြီးထတာကຫນွေအခါเนาะမှာမော်တော်ကားတွေလှဲတွေသွားတဲ့အခါဖုန်နေထအဲ့ဒီဖုန်ထတဲ့အဲ့ဒီဖုန်မှုန်ကလေးတွေကိုရထရီမြူလို့သူကခေါ်တယ်ရထဆိုယထာပေါ့ဗျာယထာသွားတဲ့အခါထတဲ့မြူတွေပေါ့အဲ့တော့ဒီမြူတွေကเนาะဆရာတို့အိမ်ထဲဝင်လာရင်အမျိုးသမီးတွေဒီမှာနော်ကျန်းကလဲတဲ့ခါကျရင်ဖုံမုတ်ကလေးတွေအဲ့ဒါရထတွေမျိုးပဲအဲ့ဒီရထတွေမျိုးတစ်ခုကိုတဲ့36စိတ်စိတ်တယ်ဗျအဲ့တော့ဒီဖုံပုံလေးအသေးသေးလေးပဲ36စိတ်စိတ်ဆိုတော့က နော်စိတ်နဲ့ပဲစိတ်ကြည့်လိုက်ပေါ့ဗျာအဲ့ဒါတစ္ဆာဘီမျိုးတစ်ခုရတယ်တဲ့အဲ့တော့တစ္ဆာဘီမျိုးကနော်ဘယ်လိုမြင်နိုင်သလားဆိုမမြင်နိုင်ဘူးအခုဒီအခန်းထဲမှာတစ္ဆာဘီမျိုးရှိတယ်ဆရာတို့အိမ်တဲတွေမှာလည်းတစ္ဆာဘီမျိုးတွေသူလွိနေတာပဲတော်နော်လေထဲမှာလွိနေတာပဲဆရာတို့ဒီလိုကြည့်တော့မမြင်ဘူးဟောဓမ္မီထိုးကြည့်လိုက်ရင်အဲ့ဒီဓမ္မီမှာနော်ဆရာတို့အမုံကလေးတွေပြီးနေတာအဲ့ဒါတစ္ဆာဘီမျိုးပဲနေပြောက်ထိုးရင်လည်းပဲအဲ့တော့အပုံကလေးတွေပြင်းနေအဲ့တစ္ဆာတွေလို့အဲ့တော့တာမာမျက်စိနဲ့တော့မမြင်တော့ဘူးเนาะဒါအလင်းရောင်ထိုးတော့ဒီအလင်းပြန်လာနေတော့ဆရာတို့ကမြင်နိုင်တယ်သိပ္ပံကလည်းအဲ့ဒါလိုကြည့်တာပဲမျက်စိနဲ့မမြင်နိုင်တဲ့အပုံကလေးတွေတော့မီးထိုးကြည့်တာမီးထိုးတယ်အဲ့လိုပဲအလျောင်းနေလဲလဲလဲကလေးဆိုတော့သိရတာကဲအဲ့ဒီတစ္ဆာတွေမျိုးကို36စိတ်စိတ်အောင်တယ်ဗျာအဲ့တော့တစ္ဆာတွေမျိုးဆိုကိုကမြင်တော့မမြင်ရတဲ့ဟာ36စိတ်အဲ့ဒါစိတ်နဲ့ပဲစိတ်လိုက်ပေါ့အဲ့ဒါသစိတ်ကအနုမြူတဲ့ခေါ်တယ်ဗျာအနုမြူစင်မျက်စိနဲ့မမြင်တော့ဘူးပေါ့နော်မမြင်တော့ပြီးတော့မှအဲ့ဒီအနုမြူတစ်ခုကိုတဲ့36စိတ်ထပ်စိတ်အောင်တယ်ဗျာအဲ့ဒါကြတော့ပါရမအနုမြူတယ်ဗျာဒါကျန်ငမပါတယ်နော်အနုမြူပါရမအနုမြူဆိုတာအဲ့တော့အဲ့ဒီအရွယ်အခုဆရာပြောတဲ့အတိုင်းပဲပါရမအနုမြူအဲ့တော့ဆရာတို့ခုပြောနေတဲ့ယုတ်ကလယုတ်ကလဆိုတာဘလောက်ကြီးသလဲအဲ့တော့အဟိုးအောက်ဆုံးမှာဇာတို့ပြေးတာနော်ဒါဇာတို့ကျမ်းဂန်မှာတွေ့တာလူပုံမှာရှိတဲ့ပါရမယုတ်ကလတစ်ခုရဲ့အရွယ်သည်တဲ့အဲ့ဒီပါရမအနုမြူတစ်ခုရဲ့အစိတ်တသိန်းပုံတပုံသာရှိတယ်တဲ့ဟိုနတ်တွေကြတော့အစိတ်တသန်းပုံတပုံနဲ့ဗျယမကြတော့အစိတ်တကတိပုံတပုံဒါကြောင့်တို့မှာဖြစ်တဲ့ယုတ်ကလကပို့ပြီးတော့นุ่นน่ะบ่กูตีแล้วเดี๋ยวตรุไม่เห็นไหนมูซารุไม่เห็นไหนกูเออซารุก็เนาะที่ปารมานุญญูเราเห็นบ่ไม่เห็นอะไรฮะไอ้นี่ปารมานุญญูอสิทธิ์ตะเต็งสิยะเลยสุเออซินซาจิยุคละสุดาอมตะตีเลยสุดาตาซารุตุยอ่ะเดี๋ยวซารุไตปันมาตั่ตาเนี่ยซาตั่จิไล่တော့ไตปันก็ပြောတယ်เนาะมาตรุเลยดีดรากูစိတ်သွားမယ်ဆိုရင်နောက်ဆုံးစိတ်လို့မရတဲ့အထီးစိတ်သွားရင်အဲ့ဒါအနုမြူထိရတယ်တော့ခေါ်တယ်အက်တောင်းအက်တောင်းကိုဆရာတို့ဘာသာပြန်တော့အနုမြူလို့ပဲပြန်လိုက်တယ်အဲ့ဒီအက်တောင်းကိုနော်အလိုက်ထရွန်ပရိုတွန်နျူထရွန်နဲ့ဖွဲ့စည်းထားတယ်လို့တလူယူတာကိုအဲ့တော့အဲ့ဒီအလိုက်ထရွန်တစ်ခုရဲ့အရွယ်ဟာအက်တောင်းတစ်ခုရဲ့နော်အစိတ်တကတိပုံတပုံလောက်သွားရှိတယ်ဒါကြောင့်အခုဒီပါရမအနုမြူရဲ့အစိတ်တသိန်းပုံတပုံနဲ့ဒီအလိုက်ထရွန်ရဲ့ဒီအက်တောင်ရဲ့အစိတ်တကတိပုံတပုံဆိုရင်တော့အဲ့တော့ဆရာတို့ပြောနေတဲ့ယုတ်ကလကအလိုက်ထရွန်ပရိုတွန်အရွယ်လောက်ဖြစ်သွားတယ်ဗျာ။ဟောဒါတော့သိပ္ပံကသိထားတဲ့အငယ်ဆုံးအမှုန်လို့ပြောတဲ့အလိုက်ထရွန်ပရိုတွန်အရွယ်ဒီဆရာတို့ဗုဒ္ဓအဘိဓမ္မာမှာပြောနေတဲ့ယုတ်ကလအရွယ်ပဲ။ဒါကြောင့်ယုတ်ကလဆိုတာအင်မတန်သေးတာ။အဲ့ဒီယုတ်ကလဆိုတော့ကဒါပါရမယုတ်မဟုတ်သေးဘူး။ကလဆူတဲ့အတိုင်းပဲပေါင်းစုထားတာအဲဒီပေါင်းစုထားတာခွဲလိုက်ပါတခုချင်းဖြစ်တဲ့ကာမှာအဲ့ဒါမှပါရမတ်ခေါ်တယ်ဗျာတော့ဘုရားကသိပ္ပံတဲ့ပုံအနုစိတ်တယ်ဗျာနော်ပုံအနုစိတ်တယ်ယုတ်မှလည်းအနုစိတ်တယ်စိတ်စေတသိနံကြတော့ယုတ်ကသိပ္ပံကလုံးဝမသိပါဘူးကဲအဲ့တလောက်သိငယ်တဲ့ယုတ်ကလနော်ဒါဆရာတို့ယုတ်ကလဖွဲ့ပုံလေးသူကပြမှာဇာမျက်နာ182ကိုဆရာတို့နည်းနည်းအဲ့ဒီပိုက်ကလေးဖတ်ကြည့်အောင်ကံစိတ်ဥတုအဟာရဒီဟုသောအကြောင်းတရား၄ပါးကြောင့်ဖြစ်ပျက်နေသောယုတ်ကလအမျိုးအစားများမှာကမ္မဇကလ၉စီးစိတ်ဇကလ၆စီးဥဒုဇကလ၄စီးအဟာရဇကလ၂စီးပေါင်း21စီးဖြစ်တာလေအဲ့တော့ဆရာတို့ခန္ဓာကိုယ်နော်ဆရာတို့ခန္ဓာကိုယ်မှာနော်ဖွဲ့စည်းထားတဲ့ယုတ်ကလတရားဒီ21စီးပဲ21စီးဆိုအမျိုးအစားပြောတယ်နော်အမျိုး21မျိုးအရေအတွက်ကမရေအတွက်နဲ့အောင်များတာပေါ့ဗျာနော်မရေအတွက်နဲ့အောင်ခါတယ်အများကြီးရှည်သွားမှာကဲကံကြောက်ဖြစ်တဲ့ကမ္မဇကလ6စီးကဘာဒီလေအဲ့တော့ဆရာတို့ဒီမှာပြထားတဲ့နော်ကံကြောက်ဖြစ်တဲ့ကမ္မဇနော်ကမ္မဇဤကံယုတ်က6ကမ္မဇအနီကံယုတ်က6အဲ့ဒီ16ခုကိုဆရာတို့ပေါင်းလာမှာနော်ကလတ်ကလေးတွေဖွဲ့ပြရမယ်အဲ့ဒီကလတ်တွေဖွဲ့တဲ့အခါကျရင်ဒီ၈ခုကတော့အမြဲပါတယ်ဒါကြောင့်ဒီအဝိနိဘောကယုတ်၈ပါးကတော့အရေးကြီးတယ်ဆိုတဲ့ဟာ သူတို့ကပထဝီအာဘောတိဇောဝါယောပါရလိဗျာသူကပင့်နိုင်မယ်လေအဲ့တော့ယုတ်ကလတိုင်းမှာဒီပထဝီအာဘောတိဇောဝါယောကမပါလို့မရဘူးသူကပင့်နိုင်မယ်နော်အဲ့တော့ပထဝီအာဘောတိဇောဝါယောရှိလာရင်လည်းပဲပေါင်းလိုက်ရင်လည်းပဲအမှုန်သဘောဖြစ်လာရင်ဝဏ္ဏဆိုတဲ့အစင်ပေါ်လာတာပေါ့ဗျာပြီးတော့အနတ်ဂန္ဓလည်းပေါ်လာတယ်ဟောအရသာရသလည်းရှိတယ်တဲ့ဗျာပြီးတော့ဩဇာနော်ဒါဒီဩဇာဓာတ်ကလည်းပါလာတယ်ရှစ်ခုအဲ့တော့ယုတ်ကလတိုင်းမှာဒီရှစ်ခုကမပါလို့မရဘူးဒါအမြဲပါရမယ်ပါဖြစ်လို့ပထဝီအာဘောတိဇောဝါယောကမိယာဖြစ်လို့တာကိုပြီးတော့ဇာတို့ဒီပြိစီရာယုတ်ကတော့ယုတ်ကလဖွဲ့တဲ့အထဲမှာတော့ तू မပါဘူးနော်ဒါကြောင့်ဇာတို့စာမွေးမှာတခါလေးကြားအဲ့ဒါလို့တို့ကနော်ပေါက်ပေါက်ရှာရှာကောက်မေးတယ်ယုတ်ကလဖွဲ့စီရာမှာယုတ်ကလဒီမှာမပါတဲ့ယုတ်ဒီပါလေလို့မေးရင်အဲ့ဒါဒီပြိစီတာယုတ်ပဲเนาะသူကယုတ်ကလလေးဖြစ်လိုက်ပိုင်းခြားတဲ့နေနမိတ်ကိုသူကပြောတာကိုယုတ်ကလထဲမှာသူမပါဘူးအဲ့တော့ဒီရှစ်ခုဒီအာဝိနိဘောအဒီကမ္မဇအနေကံเนาะဒီကိုးခုထဲကဒီရှစ်ခုယူတာပေါ့အဲ့ဒီရှစ်ခုထဲမှာဒီကမ္မဇအေကံယုတ်၉ပါးကိုအဲ့ဒါတစ်ခုစီထည့်သွားရင်ဆရာတို့ကမ္မဇကလ၉စီရတာပဲဟုတ်လေနေပဲဒါကြောင့်ဒီရှစ်ခုကိုပင်တိုင်းထားပြီးတော့ကမ္မဇဧကံကဒီမှာဆရာတို့ပြောသွားတယ်ပတာရယုတ်၅ပါးပြီးတော့ဘာဝယုတ်၅ပါးဟတ္တယဝတ္ထုဇီဝိတယုတ်ဒီ၉ပါးကကံကြောင့်ဖြစ်တယ်တော့ဒါအရေးကြီးတဲ့ယုတ်တွေပြီးတော့ကမ္မဇယုတ်တိုင်းမှာယုတ်အသက်ပါရတယ်နော်ကံအဲ့တော့ဘာဒီဒီကောင်ပါရတာပေါ့ဗျာဇီဝိတယုတ်ပါတယ်ဒါကြောင့်အဲ့ဒီ၈ပါးနဲ့ဇီဝိတယုတ်အရင်ပေါင်းလိုက်အဲ့ဒါကိုဆရာတို့စာမျက်နှာ183မှာထိပ်မှာပေးထားတယ်နံပါတ်9ပေါ့ဗျာကမ္မဇကလနံပါတ်9ပဲဇီဝိတနဝကကလလို့ဇာတို့ခေါ်လိုက်တယ်အဲ့တော့ဒီလိုနာမည်ပေးလိုက်တာကနာမည်ကိုကြည့်လိုက်တာနဲ့နော်ပါဝင်တဲ့ရုပ်တွေဇာတို့သိနိုင်တယ်ဗျာသိအောင်တော့အဲ့လိုပေးတာအဲ့တော့ဇီဝိတဆိုတော့ဒါဇီဝိတရုပ်ပါတယ်လို့ဒါဇာတို့သိပြီနဝကဆိုတာအဲ့ဒါ9ခုတော့သိပြီရတယ်နော်ကလဆိုတာအဖွဲ့စုအဲ့တော့ရုပ်9ခုရဲ့အဖွဲ့စုယုတ်ကိုခုအဖွဲ့စုဆိုတော့အဝိနိဘောကယုတ်၈ပါးကအမြဲပါရတယ်။နော်အဲ့ဒီ၈ပါးပါပြီးဇိဝိတယုတ်ပေါင်းလိုက်ကိုခုမဖြစ်သွားဘူးလား။အေးဒါကြောင့်ဒီယုတ်ကလကိုနာမည်ပေးတော့ဇိဝိတနဝကကလ။အဲ့တော့အတင်ညာတဗျမာတိအဲ့ဒီယုတ်နဲ့ပြိတန်တွေတည်ပါတယ်။နော်ဇိဝိတနဝကကလယုတ်နဲ့ပြိတန်တွေတည်တယ်။အဲ့တော့အတင်ညာတတွေရှားတို့ပြောခဲ့ပြီးပြီ။ကဲအဲ့ဒီကမ္မဇယုတ်တိုင်းမှာနော်ဒီအာဝိနိဘုကယုတ်၈ပါးလည်းပါရမယ်ဇိဝိတယုတ်ယုတ်အသက်လည်းပါရမယ်ဆိုရင်ဒီ၉ခုကပင်တိုင်းဖြစ်သွားပြန်တာပေါ့ဒါကြောင့်နံပါတ်၁လေဝဲပဲဆရာတို့သွားမယ်182မှာနော်အဲ့ဒီကမ္မဇယုတ်ကြည့်လိုက်တော့နံပါတ်၁ကစက္ခုဒတကကလဘယ်လိုလုပ်ရလဲစောစောကဆရာတို့ပြောတဲ့အာဝိနိဘုကယုတ်၈ပါးဇိဝိတယုတ်ဒီ၉ပါးမှာစက္ခုပတာရလေးပေါင်းလိုက်တယ်ဗျာ၁၀ခုဖြစ်သွားတယ်နော်အဲ့တော့ဆယ်ခုဖြစ်လို့သူ့ကိုဓတကကလာတဲ့ဓတကဆိုတာ30နော်ရုပ်ဆယ်ခုအစုစက္ခုပတာရပါတော့ဓတကကလာဆိုတော့စက္ခုဓတကကလာအဲ့တော့စက္ခုဓတကကလပ်ပြောလိုက်တာနဲ့ဟာဒါအဝိနိဘောကရုပ်၈ပါးပါရမယ်နော်ပြီးတော့သူကစက္ခုဆိုကြရတဲ့ကောင်ကမ္မဇရုပ်ဆိုတော့ရုပ်အသက်ပါရမယ်ဇိဗိတရုပ်ပါရမယ်ပြီးတော့စက္ခုပတာရပါရမယ်ဆိုတာရှားလို့ပြောလို့ရသွားတယ်ဗျာကဲရပြီနော်အဲ့ဒါရရင်ကဲရှားတို့အဲ့ဒီစက္ခုပတာရအစသောတပတာရထည့်လိုက်အဲ့ဒါသောတဒတကကလဖြစ်သွားပါတယ်ဂာဏပတာရထည့်ဂာဏဒတကကလဇိင်ဝါပတာရထည့်ဇိင်ဝါဒတကကလကာယပတာရထည့်ကာယဒတကကလအဋ္ဌိဘာဝယုတ်ထည့်အဋ္ဌိဘာဝဒတကကလပုံဘာဝထည့်ပုံဘာဝဒတကကလပြီးတော့ဟတ္တယဝတ္ထုထည့်လိုက်ရင်ဟာတရဒတကကလာဆိုအဲ့ဒါကပဇကလာ9စီပဲဆရာတို့เนาะဒီစပြီးတော့ပြိတန်ဒီတည်တဲ့အချိန်မှာတဲ့เนาะယုတ်ကလာ3စီเนาะကလာ3စီယုတ်30ဖြစ်တယ်လို့ဒီလိုဆိုရိုးရှိတယ်ဗျကလာ3စီယုတ်30အဲ့ဒီကလာ3စီကဘယ်ဟာဖြစ်မဲ့ဖြစ်တယ်ဆရာတို့ပြိတ္တန်ကြီးစတည်တဲ့ချိန်ကလေးတစ်ချက်မှာကလ3စီဆိုတော့ခန္ဓာကိုယ်ဖြစ်စေတဲ့ကာယတတကကလတော့ပါမှာပေါ့ဗျာ။နော်ကာယတတကကလပါရတယ်။ပြီးတော့
no mai ma so yin 80 bhava tataka kla pa de bya yaukja so yin pong bhava tataka kla pa de da jao bhava tataka kla pa ya me na khu ya bi pi ro sia ro number 8 hatiya tataka kla pa ya de ba phet lo de hatiya vuttu a di hatiya vuttu ko sait dia mi ya da di paritan ni sait ka mi ya de da jao a di kla 3 zi so da a di 3 zi be kla de zi zi ma yauk 10 ku pa ro yauk 30 paw bya ဒါကြောင့်ဆရာတို့အဘိဓမ္မာယအမျိုးသားအမျိုးသမီးအဲ့နော်ဆရာတို့ကပရိသန္တိတီရာနဲ့အမျိုးသမီးပဲပုံဘာဝရုပ်ပါရင်အမျိုးသားပဲဒါကြောင့်ကံစွမ်းကြောက်ကလူလာဖြစ်ရင်ဒါယောက်ျားလားမိန်းမလားတခါတည်းသတ်မှတ်ပြီးသားဖြစ်သွားတာပရိသန္တိတီရာနဲ့တခါတည်းသတ်မှတ်သွားနော်အဲ့တော့ဆရာတို့ကအဲ့ဒီယုတ်ကလတိမြင်အောင်ဒါဖောက်တော့ရချုပ်တယ်ဗျနော်ဒီယုတ်ကလတိဟာဒါအဋ္ဌိဘာဝတတကကလပဲ ဒါပုံဘာဝတတကကလပဲဖောက်တော့ရရှုပ်တယ်ဗျအဲ့ဒါလို့ရှုပ်နိုင်နေဆိုရင်တော့အောက်ထဆောင်းရိုက်လို့မလို့ဘောဗျနော်ကိုဝန်ဆောင်တဲ့မျိုးဒီကလေးလေးတွေနော်ကလေးလေးတွေအဲ့ဒါယောက်ျားလားမိန်းမလားအဲ့တော့ကိုဝန်ဆောင်တဲ့ကိုသိတာဗျဒါအဲ့တော့တော်တော်လေးထက်တာဟောဆရာတို့အောက်ထဆောင်းကတော့နော်ဒီလိန်အင်္ဂါတွေပြစ်လာတော့မှကလေးတော်တော်ကြီးမှဒါသိရတယ်သဘောပါကဲနောက်တစ်ခါဆရာတို့ဆက်သွားပါမယ် စိတ်တစကလ၆စီးတဲ့အဲ့တော့ဆရာတို့ဒီမှာနော်စိတ်တစရုပ်15ပါးရှိတယ်အဲ့ဒါကိုယူပြီးတော့ဆရာတို့ကကလတွေဖွဲ့ရမှာဖြစ်ပါတယ်ကဲအဲ့တော့လွယ်အောင်ဆရာတို့နံပါတ်1ပဲသွားလိုက်ပါနော်အဲ့ဒီစိတ်တစကလမှာသုဒ္ဓတကကလတဲ့သုဒ္ဓဆိုတာသင်သောအထကဆိုတာရှိခုကလကဖွဲ့စုအဲ့တော့ရုပ်ရှိခုရဲ့အဖွဲ့စုကိုသူပြောတာပဲ အဲ့ဒီယုတ်ရှိခုကစိတ်ကြောက်ဖြစ်တဲ့ယုတ်ရှိခုပေါ့ဗျာအဲ့ဒါဘာယုတ်ဖြစ်မလဲဆိုအာဝိနိဘောကယုတ်ရှိပါပဲပေါ့အဲ့တော့စိတ်ကြောက်ဖြစ်တဲ့အာဝိနိဘောကယုတ်ရှိပါအဖွဲ့စုကိုပဲဒါသုဒ္ဓတကကလလို့ခေါ်လိုက်တယ်ဗျာသုဒ္ဓတကကလနော်ဒါကအခြေခံဒါစိတ်တစယုတ်ကလပဲနှစ်ကာယဝိညာတိနာမကကလကဲနာမည်ကြည့်လိုက်တာနဲ့ဇာတို့ဘာယုတ်ပါမလို့ပြောနိုင်မလဲ အဲ့တော့ဒီအဝိနိဘောကယုတ်ရှိပါကတော့ပင်တိုင်းဒါကတော့ယုတ်ကလတိုင်းပါရမယ်ဆိုတာတိထားပါကာယဝိညာတိလို့ပြောတော့ကာယဝိညာလေးပေါင်းတာပေါ့ဗျာပေါင်းလိုက်တော့ကိုယ်ခုဖြစ်တဲ့အတွက်နာဝကကလလို့ခေါ်တယ်ကဲအဲ့ဒီကာယဝိညာတိနာဝကကလတိနော်ဘယ်ယုတ်ကိုညှောနှလဲလို့မေးရင်မနဲ့ဖြစ်မလဲကာယဝိညာကကိုယ်မူရာသူပြောတာမဟုတ်လား အေးအဲ့ဒါကိုမူထအမူယာထုယုတ်ပဲအဲ့တော့ကာယဝိညာကကိုအမူယာထုလို့ဆရာတို့ပြောပေးမယ်ကာယဝိညာတစ်ခုတည်းတိကျဖြစ်လို့မရဘူးနော်ဒီအဝိနိဘောကရှိပါနဲ့ပေါင်းပြီးတော့မှပဲသူကဖြစ်ရမှာပဲဒါကြောင့်အဲ့ဒီကာယဝိညာကလည်းအခုလိုပဲနော်ယုတ်ကလအနေနဲ့သူကဖြစ်ရပါတယ်နောက်နံပါတ်3ဝဇီဝိညာတိတတ္တတတကကလ ကဲပါတဲ့ယုတ်ဒီဆရာတို့ဆင်းယူမယ်အဝိနိဘောကယုတ်ရှိပါရဲ့ဝဇီဝိညာရဲ့တတ္တရဲ့ဆိုယုတ်စေကုပါလို့တတ္တကကလလို့ခေါ်လိုက်တယ်ကဲအဲ့ဒီယုတ်ကဘာကိုကြီးညွှန်းမလဲစဉ်းစားကြည့်စမ်းဆရာတို့နော်ဝဇီဝိညာနှုတ်အမူယာပါတယ်တတ္တအတံပါတယ်ဆိုရင်ဘာဖြစ်သွားမလဲအဲ့ဒါစကားတံပေါ့ဗျာဒါစကားတံကိုဒါနော်စကားတံဒီဘာယုတ်လဲလို့မေးရင် အဲ့ဒါဆရာတို့ကဝဇီဝိညာတိတတ္တဒတကကလယုတ်လို့ဆရာတို့ဖြေရမယ်ဒါစကားတန်နောက်နံပါတ်၄လဟုတာတိဧကဒတကကလအဲ့တော့ဘာယုတ်ဒီပါမလဲအဝိနိဘုကယုတ်ရှိပါနဲ့လဟုတာတိယုတ်သုံးပါလဟုတာတိယုတ်သုံးပါဒီယုတ်နော်ဆရာတို့ဒီလဟုတာယုတ်ဘုဒ္ဓတာယုတ်ကာမိညတာယုတ်သုံးပါကိုပြောတာ လဟုတာကပေါ်ပါတယ်မုဒ္ဒတာနူးညာသိမ့်မွေတယ်ကာမိညတာကောင်းမွန်ခန့်ညာတယ်အဲ့တော့စိတ်ကြည်လင်တဲ့အခါဆရာတို့နော်ယုတ်ဒီကိုယ်ဒီယုတ်ဒီတကားတဲ့အဲ့ဒါပေါ်ပါတော့ကောင်းမွန်ခန့်ညာနေတာဒီယုတ်ဖြစ်တဲ့အတွက်ဖြစ်ပါတယ်နော်လဟုတာဒီဧကဒတကကလအလုံးယုတ်71ပါးမရှိဘူးလား17နဲ့3ပေါင်းတော့71ကိုဧကဒတကလို့ခေါ်တယ်ဗျာဧကာကတိဒတကတစ်ဆယ်ဆိုတော့အဲ့ဒါ71ပါး နမငါကြတော့ကာယဝိညာတိလဟုတာတိဒွာဒတကကလကဲဘာယုတ်ဒီပါမလဲဆရာတို့စဉ်းကြီးချလို့ရတယ်အဝိနိဘောကယုတ်ရှိပါကာယဝိညာ
ပြီးတော့လဟုတာဒီယုတ်၃ပါးအလုံးယုတ်၁၂ပါးပါတယ်၁၂ပါးပါလို့ဒွာဒတကကလလို့ခေါ်တယ်ဒွာကနှင်းတတကတစေ၁၂ပါးပေါ့ဗျာကဲဒီယုတ်ဒီပါယုတ်ဖြစ်မလဲစောစောကရှာလို့ပြောတယ်ကာယဝိညာဉ်ဒီကိုမူယာကိုမူယာယုတ်ပဲဒါမဲ့ဒီကိုမူယာကတမမူယာမဟုတ်ဘူးလဟုတာဒီနဲ့ပေါင်းနေတယ် လဟုတာကပေါ်ပါတွက်လဲပြီးတော့နူးညာကောင်းမွန်တဲ့ကောင်းမွန်ခန့်ညာရဲဆိုတော့အဲ့ဒါယဉ်ယဉ်ကြည့်ကြည့်တိမ်တိမ်မွေ့မွေ့အမူယာလေးတွေလို့ဒါရှာတို့ပြောရမှာပေါ့ဗျာဥမာရှာတို့နော်ယုဒိယအကကနေတဲ့အဲ့ဒီကဟံလေးတွေကဒါနူးနူးညံ့ညံ့လေးသွားတော့အဲ့ဒါကဒီကာယဝိညာတိလဟုတာဒီဒွာဒရကကလာလို့တလို့ဆိုနိုင်ပါတယ်နံပါတ်6ဝဇီဝိညာတိတတ္တလဟုတာဒီ တိရတကကလာကေယုတ်ဒီပါပါမလဲအဝိနိဘုကယုတ်ရှိပါဝဇီဝိညာယုတ်လဟုတာဒီယုတ်၃ပါပေါင်းတတ္ထအတ္တမပါသွားတော့ပေါ့တတ္ထအတ္တအလုံး၃ပါဗျဒါကြောင့်တိရတကလို့သူကခေါ်လိုက်တယ်တိဆိုတာ၃ရတကတစ်၁၃ပါပဲယုတ်၃ခုရဲ့အစုကဲတလို့ဆိုရင်လည်းခန့်မှန်းလို့ရပြီဝဇီဝိညာကနှုတ်မူရပါတယ် เนาะပြီးတော့တတ္တအတံပါတယ်ပြီးတော့လဟုတာဒီကိုကเนาะခပ်ဒီလွင်လွင်ကလေးသာသာရရာကလေးဖြစ်တဲ့အတံဆိုတော့အဲ့တော့ဒါတခြင်းတံလို့ရှာလို့ပြောတာ ਈ တော့ကောင်းတာပေါ့လေလူဆိုတဲ့တခြင်းတံเนาะလူဆိုတဲ့တခြင်းတံအဲ့တော့ရှာတို့ကက်ဆက်ကနေဖွင့်နေတာအဲ့ဒါအဲ့ဒီအတံကဒီဒီရုပ်မဟုတ်တော့ဘူးเนาะရှာတို့ဒါကတော့စိတ်ကြောက်ဖြစ်တယ်ဆိုတော့ဝစီဝိညာဉ်ရုပ်တော့เนาะဗပါနေတာပြီးတော့မှတခ
อุดุจอบဖြစ်တဲ့ယုတ်နံပါတ်1သုဒ္ဓတကကလာဥဒုဥဒုจอบဖြစ်တဲ့အဝိနေဘောကယုတ်ရှိပါအဖွဲ့စုပဲဟောဒါရောဇာတို့ကဘုန်းကစိတ်တစားယုတ်မှလည်းသုဒ္ဓတကကလပါတာပဲဒီမှာလေသုဒ္ဓတကကလပါတယ်ဆိုတော့ဘယ်လိုလုပ်ခွဲမလဲလို့မေးရင်အဲ့ဒါဥဒုဇစိတ်တစားအရှိကထည့်ပြလိုက်ပေါ့စိတ်တစားသုဒ္ဓတကကလဥဒုဇသုဒ္ဓတကကလတလူစဉ်ကွဲသွားတာပေါ့ ပြီးတော့နံပါတ်2ကတတ္တနဝကကလဘာယုတ်ပါမလဲအဝိနိဘောကယုတ်ရှိပါတတ္တအတံပါရေကဲဘာအဲ့ဒီယုတ်ကဘာကိုညွှန်ပြတယ်ဘာယုတ်ဖြစ်မလဲဒီတတ္တနဝကကလအတံပါရေဆိုတော့နော်ဆရာတို့တလူတီးလိုက်ရင်အဲ့ဒါအတံမမီဘူးလားအဲ့ဒါတတ္တနဝကကလပဲနော်ဆရာတို့လေတိုက်လို့တင်းပင်နေရှဲရှဲရှဲရှဲတိတ်ကိုင်းနေထက်တာဒါလေတတ္တနဝကကလပဲ နော်မိသားခုတ်သွားတယ်ဂျုံဂျုံဂျုံဂျုံဂျုံတို့လိုမြည်သွားတယ်ဒါလည်းတတ္တနဝကကလပ်ပဲနော်ရှာတော့အုံမောင်းတီးတယ်အဲ့တော့ဒါလည်းတတ္တနဝကကလပ်ပဲပေါ့ဗျာကဲနောက်တစ်ခါနံပါတ်3ကတော့လဟုတာတိဧကာဒတကကလာအဝိနိဘောကယုတ်ရှိပါနဲ့လဟုတာတိယုတ်သုံးပါပေါင်းထားတာကိုကစိတ်တစားယုတ်မှလည်းရှာတို့မြင်ခဲ့တယ်အခုလည်း ဥဒုကြောင့်ဖြစ်တဲ့ယုတ်ဒါလည်းဥဒုตายာနဲ့တခါရှာတို့หนีလို့ပေါ်ပါကောင်းမွန်ခန့်ညာနေတာဒီယုတ်ကြောင့်ဖြစ်ပါတယ်နံပါတ်4တတ္တလဟုတာတိဒွါဒတကကလာအဝိနိဘောကယုတ်ရှိပါတတ္တအတံပါရေလဟုတာတိသုံးပါလဲပါရေဆိုတော့အဲ့ဒါဘာယူရမလဲဒီယုတ်ကြတော့အတံပါရေကိုကတမအတံမဟုတ်ဘူးကိုကလဟုတာတိဆိုတော့နော်လွန်လွန်ကလေးသာသာရာရာလေးဆိုတော့ အဲ့တော့ဘုံတန်တို့ဂီတတန်တို့ဒီလိုယူလိုက်ရင်တော့ဒါတိလောမှာပေါ့လေနော်ပြီးတော့နံပါတ်4ကတတ္တလဟုတာတိအပြီးသွားပြီပြီးသွားပြီဆိုတော့အာဟာရစကလကနစီပဲသုဒ္ဓတကကလရေလဟုတာတိဧကာဒတကကလရေဒီနစီပဲအဲ့တော့အာဟာရနော်မျှတာလို့ရှာတို့နေလို့ကောင်းမွန်ခန့်ညာတာအဲ့ဒါလဟုတာတိဧကာဒတကကလပေါ့အာဟာရကြောင့်ဖြစ်တဲ့ယုတ်ကလ ကဲယုတ်ကလနစင်းတဲ့တစီပြောပြီးတဲ့အခါဆရာတို့နောက်ထပ်တင်မှာအစ္ဆဒဗဟိတယုတ်ကလများဆိုပြီးတော့သူကခွဲပြတယ်တရဝါတို့ရဲ့အစ္ဆဒတန်တာ၌ယုတ်ကလ22လုံးကိုရနိုင်တယ်အထီးတရဝါတို့၌အဋ္ဌိဘာဝဒတကကလကိုမရထိုင်အမတရဝါတို့၌ပုံဘာဝဒတကကလကိုမရထိုင် ပရိသန်ဒီအားဖြင့်မြေစေကန်သူနာပင်သူတို့သည်တသဆိုင်ရာဒတကကလကိုမရထိုင်ကဲအဲ့တော့ဒီကလ27ကနော်တရဝါတို့ရဲ့တန်တာမှာဖြစ်နိုင်တဲ့ကလတွေပါပဲတဲ့အမျိုးသားတစ်ယောက်မှာ ကလပ်ဘယ်နှစည်းရှိမလဲအဲ့ဒီ20စီးထဲကเนาะအမျိုးသားမှာမဖြစ်နိုင်တဲ့ရုပ်ကလပ်ကတော့အဋ္ဌိပါဝကလပ်အဋ္ဌိပါဝကလပ်နှုတ်လိုက်အဲ့ဒါ20ရှိတယ်အမျိုးသမီးမှာလည်း20ပဲပေါ့သူတို့ကြတော့ပုံပါဝတက္ကကလပ်မရှိဘူးကဲမျက်စိကန်းနေတယ်ဆိုရင်ဘယ်ကလပ်ရော့သွားမလဲသက္ခုတက္ကကလပ်ရော့သွားမယ်နော်နားပါပင်းနေလေဆိုရင်သောတာတတကကလာထပ်ပြီးတော့ညော့သွားမယ်ကဲကောင်းပြီနောက်တကနောက်တပိုက်လေးကျတော့ဖတ်ကြည့်ပါဦးဗဟိတသန္တာ၌ဥဒုဇသုတ်တတကကလာနှင့်ဥဒုဇတတနဝကကလာနှစ်စီးကိုသာရအာဤတစ်ပင်သောတာမြေရေလေးမိအလောင်းကောင်စသည်တို့သည်ဥဒုဇသုတ်တတကကလချီးသာဖြစ်ကြ၏တစ်ပင်တစ်ကိုင်းများကြိတ်ခတ်တဲ့အတန်တုံးခေါက်တဲ့အတန်မိုးချင်းတန်ရေဒီယိုတန်စသည်တို့မှာဥဒုဇတတ္တနဝကကလများဖြစ်ကြ၏ဒါကြောင့်သူကဗဟိတဆိုတာခန္ဓာကိုယ်ပြင်ပနော်ခန္ဓာကိုယ်ပြင်ပမှာအဲ့တော့ယုတ်ကလကနှစ်မျိုးတည်းရှိတယ်တဲ့ဥဒုဇသုတ်တတကကလပ်နဲ့ဥဒုဇာတတနဝကကလပ်ပဲအဲတော့ရှားတို့နော်ဒီတက်မဲ့ဝတ္ထုတွေအားလုံးဒီဘာဖြစ်သွားမလဲဥဒုဇာသုတ်တတကကလပ်တွေကြီးပဲဥမာစပွဲကလထိုင်နော်မြေရေလေးဒါတွေအားလုံးကဥဒုဇာသုတ်တတကကလပ်ပဲပြီးတော့မှကွန်ကသူတို့အချင်းချင်းထိတိုက်တော့အတန်မီးလာတာဒါကြတော့ဥဒုဇာတတနဝကကလပ်အဲတော့ကက်ဆက်တန်ရေဒီယိုတန်တို့ဘာလို့ကြတော့ဒါဥဒုဇတတ္တနဘကကလပ်ဖြစ်သွားပါပြီ။ကဲဒါပြီးရင်ရှားတို့ရူပပဝဋ္ဌိကမယုတ်တည်ဖြစ်ပြအစဉ်ကိုနော်ဒါရှင်းပြတာ။ကဲရှားတို့ယုတ်ဖြစ်ပြအစဉ်ကနော်ယုတ်ဖြစ်ပြအစဉ်ယုတ်ဖြစ်ပြအစဉ်ရှားတို့ဟိုတင်းအောက်မှာရှိတယ်။ဟိုဟုတ်ပြီ။ຢာပြီ။ရှားတို့အဲ့ဒီဇယားကတော့ရှားတို့ဝီထိဇယားနော်ကိုယ့်ရဲ့စာအုပ်ကြည့်လိုက်ဝီထိဇာအောက်ပိုင်းမှာဇာတို့ပြထားပါတယ်ရုပ်ပိုင်းအကြောင်းလေးပါကြောင့်ရုပ်တည်ဖြစ်ပြပုံကိုပြတာဗျာကဲနော်ဇာတို့တဘဝမှာဖြစ်တဲ့စိတ်အစဉ်ကိုဒီမှာအကြံပြင်းကလေးပြထားတာဇာတို့ဘာစိတ်နဲ့စတာလဲပရိသန္တိစိတ်ပရိသန္တိစိတ်ပြီးတော့ဘာစိတ်တွေဆက်ဖြစ်လဲဘဝင်စိတ်တွေနောက်ဆုံးအဆုံးသတ်တဲ့စိတ်ကတော့သုတိစေအဲ့ဒါကံကြောက်ဖြစ်တဲ့ဝိပဿိတ်ကြီးပဲเนาะဒီဘဝင်စိတ်ကြီးအကြာကြာမှာ ద్వార မှာအာယုံလာတိုက်ရင်ဝိသီစိတ်ကြီးဖြစ်တာပေါ့ကြာမှာဝိသီစိတ်ကြီးဖြစ်ပြသွားပြီးတော့ဆရာတို့စိတ်ကဒီမှာနည်းနည်းလေးခြားခြားထားပြီမဲ့တကယ်စိတ်ကြီးကဖြစ်เนาะသူကဒီစိတ်တစ်လုံးဖြစ်တည်ပြက်ပြီးတယ်နဲ့နောက်စိတ်တစ်လုံးဖြစ်တည်ပြက်ကအခြားမလတ်ဘူးပြောတယ်အချမ်းမလဘူးဆိုရင်ဒါတခါတည်းဆက်ပြီးတော့သွားတဲ့သဘောလို့တလို့သိပါနော်ဒီနေရာရှားတို့နည်းနည်းခြားရတာဖြစ်တဲ့ယုတ်ကလေးတွေရှားတို့ပြချင်လို့အဲ့တော့စိတ်တလုံးမှာနော်ခဏငယ်သုံးချက်ရှိတယ်နော်ဥပခဏဌီခဏဘင်ခဏအဲ့ဒါလည်းမမေ့နဲ့ကဲရှားတို့ကမ္မဇယုတ်နော်အသက်ဘဝတစ်ခုမှာကမ္မဇယုတ်ဒီဘယ်တုန်းကအစဖြစ်တယ်လေလို့မေးတယ်ပရိသန္တိစိတ်ဥပတ်တဲ့အချိန်မှာဖြစ်တယ်ဗျာပရိသန္တိစိတ်ဓီအချိန်မှာလည်းဖြစ်တယ်ဘင်အချိန်မှာလည်းဖြစ်တယ်ပြီးတော့ဘဝင်စိတ်เนาะဒီပရိသန္တိပြီးရင်ဖြစ်တဲ့ဘဝင်ကတော့ပထမဘဝင်လို့ဒါခေါ်လိုက်လို့ရတယ်အဲ့ဒီပထမဘဝင်စိတ်ဥပတ်တဲ့အခါဓီအခါဘင်အခါနောက်စိတ်တွေအားလုံးဥပတ်အခါဓီအခါဘင်အခါမဖြစ်နေဘူးလားအဲ့ဒါလို့ဖြစ်သွားတာကိုပဲဆရာတို့ကအကျဉ်းပြောလိုက်ရင်ပရိသန္တိစိတ်ဥပတ်တဲ့အချိန်ကစပြီးတော့ခဏမစဲဖြစ်တယ်အဲ့ဒါနော်ဒါဥပခဏဌီခဏဘင်ခဏဥပခဏဌီခဏဒါခဏငယ်တိုင်းခဏငယ်တိုင်းဖြစ်သွားတဲ့အတွက်ခဏမစဲဖြစ်တယ်ဒါကမ္မဇယုတ်ကခဏမစင်းတော့အဲ့တော့ဆရာတို့လက်တစ်ဖြစ်မှာနော်စိတ်ကကတိတသိအဲ့တော့စိတ်ကကတိတသိဆိုတော့ခဏငယ်ကကတိ3သိန်းဖြစ်သွားတော့ပေါ့ဗျာနော်ကတိ3သိန်းဒါကြောင့်လက်တဖြစ်မှာတင်စိတ်ကကတိ3သိန်းเนาะဒီယုတ်တည်ကမ္မဇယုတ်တည်အချိန်ပေါင်းကတိ3သိန်းဖြစ်သွားနိုင်တယ်ဗျာဒါကြောင့်ယုတ်တည်အမြန်မြန်ကြီးတော့ဖြစ်နေတာဖြစ်ပြီးယုတ်တဲ့စီတော့လဲပြက်ပြက်နေတာခဏမစဲဖြစ်တဲ့အတိုင်းပြက်တော့လဲပဲခဏမစဲပြက်နေတယ်လို့အဲ့လိုသိဗျာ
ဲရှာတို့ကမဇယုတ်အဲ့ဒီတိုင်းဖြစ်သွားပြီနော်ဘယ်အချိန်ထိဖြစ်မလဲရှာတို့ဒီလိုမေးတာဒီဘဝတစ်ခုမှာအဲ့တော့ဒီလိုဖြစ်သွားတာဘယ်အချိန်ထိဖြစ်မလဲကဲသူရဲ့သတ်မှတ်ချက်ကဆရာတို့ပရိသန္တိစိတ်เนาะဒါတန်တရားဥပတ်တဲ့အချိန်မှာကမ္မဇယုတ်ကလည်းဂျိုင်းတူဖြစ်ရတယ်အဲ့ဒီမှာယုတ်အသက်နံသက်ဂျိုင်းတူဖြစ်ရတယ်တည်တဲ့အခါသုတိစိတ်ကြတဲ့အခါလဲကမ္မဇယုတ်အကုန်ချုပ်ရမယ်တဲ့ဗျာအဲ့တော့မှเนาะစိတ်ချုပ်သွားရင်ဇိဝိတ္တိန္ဒြေချုပ်ပြီပေါ့ဗျာယုတ်ချုပ်တယ်ဆိုရင်ဇိဝိတယုတ်ချုပ်ပြီပေါ့နော်အဲ့ဒါလို့ तू ကဂျိုင်းတူချုပ်ဖို့အတွက်ကြတော့ယုတ်တရဲ့တက်တန်းကနော်စိတ်ကနာ18ချက်မကြဘူးလားစိတ်18လုံးစာပေါ့ဒါကြောင့်သုတိစိတ်ချုပ်တဲ့ချိန်မှာနောက်ဆုံးဖြစ်တဲ့ကမ္မဇယုတ်ကလည်းချုပ်ရမယ်ဆိုတော့အဲဒီကမ္မဇယုတ်ဒီဘယ်ချိန်မှာဖြစ်ရမှာလဲဒါတော့ယုတ်ရဲ့တက်ကစိတ်18ချက်နဲ့ညီတယ်ဆိုတော့သုတိစိတ်ကနေနောက်ပြန်ရည်ထွက်18ချက်မြောက်စိတ်ဥပတ်တဲ့ချိန်မှာအဲ့ဒါနောက်ဆုံးကမ္မဇယုတ်ဖြစ်ရမှာနော်အဲ့ဒီကမ္မဇယုတ်ဒီသုတိစိတ်ချုပ်တဲ့ချိန်မှာသူလည်းယုတ်တဲ့စိပြီပေါ့စိတ်18ချက်ယုတ်တဲ့စိပြီသူလည်းချုပ်တယ်ဒါကြောင့်ဆရာတို့ပါပြတာလေသုတိစိတ်အထက်18ချက်မြောက်စိတ်ဥပတ်တဲ့အထိကမ္မဇယုတ်ဒီဖြစ်မယ်သုတိချိန်မှာကမ္မဇယုတ်အကုန်ချုပ်တယ်တပြိုင်တည်းချုပ်တယ်ဗျာအဲ့တော့တိတိကျကျနော်အဲ့ဒါလို့သိကောင်းပါလေဒါကြောင့်ဆရာတို့ကလူတယောက်တည်တယ်ဆိုတာတေချာပြောနိုင်ဖို့ကဒီလိုအဘိဓမ္မာနဲ့ကြည့်နိုင်တော့အကောင်းဆုံးပေါ့လေဇိဝိတ္တိန္ဒြေလည်းချုပ်ပြီနော်ဒါကောင်ကဇိဝိတရုပ်လည်းချုပ်ပြီဆိုရင်ဒီလူပါဖြစ်ပြီလေတေတာတေချာပြီပေါ့ကဲဆရာတို့စိတ်တစားရုပ်ကဘယ်အချိန်မှာအစဖြစ်တယ်လဲအဲ့ဒါပရိသန္တိစိတ်အခါမှာစိတ်တစားရုပ်မဖြစ်ဘူးဗျာသောစိုးစိုးပိုင်းကဇာတုပြောတယ်ပရိသန္တိစိတ်အားလုံးကယုတ်မဖြစ်စေနိုင်ဘူးအဲ့တော့ဘာဖြစ်လို့မဖြစ်စေနိုင်လဲလို့မေးရင်အဖြေကတော့ဒီဘဝတစ်ခုမှာပရိသန္တိစိတ်ကစအူးဆုံးဖြစ်တဲ့စိတ်ဆိုလို့သူ့ရှေ့ကစိတ်ရဲ့အထောက်ပံ့သူမရဘူးမရတဲ့အတွက်အားနေတဲ့အတွက်ယုတ်မဖြစ်စေဘူးလို့တလူပဲပြောလိုက်ပါတယ်ဟောနော်ဒီပထမပဝင်စိတ်ကနေစပြီးတော့စိတ်တစားယုတ်ဖြစ်ပြီဖြစ်တာကလည်းစိတ်ဥပတ်တဲ့အချိန်မှာပဲစိတ်တစားယုတ်ဖြစ်တယ်။ထီပင်မှမဖြစ်ပြန်မှုတည်းဗျာ။အဲ့တော့ဘာဖြစ်လို့ထီပင်မဖြစ်တယ်လဲ။စိတ်တွေကဥပတ်တဲ့အချိန်မှာအားရှိတယ်ဗျာ။နော်တစ်ချက်ဥပတ်ပြီးတော့ထီရောက်ရင်တော့အိုမင်းကြီးရောသွားတဲ့အချိန်ရောက်သွားပြီ။ပြီးတော့ तू ပြက်ဖို့ကမကတ်နေဘူးလား။အေးပြက်ဖို့သေဖို့ကလည်းနီးနေပြီဆိုတော့အဲ့မှာအားနေသွားပြီ။ဘင်းဆိုရင်ဒါချုပ်နေပြီဆိုတော့ဒါကြောင့်ထီပင်မှမဖြစ်ဘူးတဲ့။နော်ဥပတ်တဲ့အချိန်တွေမှာပဲသူကဖြစ်သွားတယ်။အဲ့တော့စိတ်ဥပတ်တဲ့ဥပတ်တိုင်းဒီစိတ်တစားယုတ်ကြီးဖြစ်မယ်။ဒါကြောင့်ဒီမှာဆရာတို့ရေးထားတာပထမဘဝင်ဥပတ်တဲ့အချိန်ကနေစပြီးတော့စိတ်ဥပတ်တိုင်းဥပတ်တိုင်းစိတ်တစားယုတ်ကြီးဖြစ်တယ်။ဘယ်အချိန်ထိဖြစ်မလဲ။သုတိစိတ်ဥပတ်တဲ့အချိန်ထိဒါနော်ဖြစ်တယ်ဆိုတော့ကဲသုတိစိတ်ဥပတ်တဲ့အချိန်မှာနောက်ဆုံးဖြစ်တဲ့စိတ်တစားယုတ်သုတိစိတ်ချုပ်သွားတဲ့အခါသူတက်တန်းဘလောက်ရပြီလဲစိတ်တစ်လုံးစာစိတ်တစ်ခဏတစ်ချက်ပဲမရဘူးလားစိတ်တစ်ခဏတစ်ချက်ပဲရသေးတယ်ဆိုရင်တက်တန်းဘလောက်ကြံနေလဲ16ချက်ကြံတယ်လေနော်ယုတ်တက်က18ချက်လေစိတ်18ချက်ဆိုရင်16ချက်ဆိုရင်ခဏငယ်ဖွဲ့ရင်16 3နီး48ဒါသုတိချိန်မှာเนาะအဲဒီနောက်ဆုံးဖြစ်တဲ့သုတိစိတ်တစားယုတ်ဒီခဏငယ်48ချက်တက်တန်းကြံသေးတယ်ကြံသေးတယ်ဆိုတာလေစိတ်16လုံးစာဆိုတာကလက်တစ်ဖြစ်အတွင်းမပြီးတော့ဘူးလားအဲ့တော့ဆရာတို့သေတာနဲ့เนาะဒီလက်တစ်ဖြစ်အတွင်းပဲစိတ်တစားယုတ်လက်အကုန်ချုပ်ပြီကမ္မစားယုတ်ကတော့တပြိုင်နဲ့ချုပ်တယ်စိတ်တစားယုတ်ကတော့ခဏငယ်လေးနည်းနည်းပြီးပေါ့ဗျာစိတ်တခဏ16ချက်ပြီးတော့အကုန်ချုပ်တယ်ဟုတ်ပြီနော်ကဲဆရာတို့ဥဒုဇယုတ်သွားမှာဥဒုကြောင့်ဖြစ်တဲ့ယုတ်အဲ့တော့ဥဒုဇယုတ်ကဘယ်ချိန်စဖြစ်တယ်လဲအဲ့တော့ဆရာတို့ဟောဒီပထမဆုံးဖြစ်တဲ့ကမ္မဇယုတ်ကိုကြည့်ရတယ်ဗျအဲ့တော့ကမ္မဇယုတ်ဖြစ်လာရင်တည်စောမပါဘူးလားဒီနော်ဒီပထဝီအာဘောတည်စောဝါယောကအမြင့်ပါရတာယုတ်ကလတိုင်းပါမှာတည်စောပါပြီယုတ်ကြတော့တို့ဥပတ်တဲ့အချိန်ကအားမရှိဘူးစိတ်နဲ့ပြောင်းပြန်တော့စိတ်ကဥပတ်တဲ့အချိန်အားရှိတယ် ဟောယုတ်ကစိတ်ဥပတဲ့ချိန်အားမရှိဘူးအဲ့တော့သူတို့ဥပတဲ့ချိန်ကဘလောက်ကြာလဲခဏငယ်တစ်ချက်ပဲခဏငယ်တစ်ချက်ကြာပြီးထီရောက်ပြီးထီရောက်ရင်အားရှိတယ်ဗျာအားရှိတယ်ဆိုတာအဲ့ဒီထီရောက်တဲ့ချိန်ကနေရောတော့ဥဒုဇယုတ်ကိုမွေးထုတ်တာဗျာဥဒုဇယုတ်မွေးထုတ်တယ်ဒါကြောင့်ဆရာတို့ဒီပထမဆုံးဖြစ်တဲ့ကမ္မဇယုတ်သူ့မှာပါတဲ့တီဇောအဲ့ဒီတီဇောကခဏငယ်တစ်ချက်ဆိုရင်ဆရာတို့ထီအချိန်ရောက်သွားပြီပေါ့နော်ပရိသတ်တွေစိတ်ထီအချိန်မှာအဲ့ဒါဥဒုဇယုတ်စပေါက်ပြီစပေါက်ပြီးရင်နောက်ထပ်ခဏငယ်တိုင်းခဏငယ်တိုင်းသူကအဲ့ဒါဥဒုဇယုတ်တွေမွေးထုတ်တယ်ဗျာကဲဒုတိယကမ္မဇယုတ်ဒီမှာပါတဲ့တီဇောလည်းခဏငယ်တစ်ချက်ဆိုရင်ဒီရောက်ပြီပေါ့သူလည်းပဲအဲ့ဒီခဏငယ်တစ်ချက်ကြာပြီးရင်ခဏငယ်တိုင်းခဏငယ်တိုင်းပဲဥဒုဇယုတ်တွေပေါက်စေတယ်ဒါလို့ဆိုရင်ဒီယုတ်ကလတိုင်းမှာတီဇောပါတယ်ဒီတီဇောခဏငယ်တစ်ချက်ပါပြီးရင်ဘာဖြစ်ပြီလဲဥဒုဇယုတ်တွေမွေးထုတ်တယ်ဒီစိတ်ဒဇယုတ်မှာလည်းတီဇောပါတာပဲသူကနေလည်းဥဒုဇယုတ်ပေါ်မှာပဲဒီဖြစ်လာတဲ့ဥဒုဇယုတ်မှာကဥတီဇောမပါဘူးလားပါရမှာပါရမယ်ဆိုရင်တို့လည်းထီရောက်ရင်ဥဒုဇယုတ်မွေးထုတ်ပြန်ပြီဆိုတော့ကဟာယုတ်ကလအားလုံးကနေပြီးတော့ဥဒုဇယုတ်တွေပေါက်နေတာပေါ့ဗျာဒါရောက်ဆရာတို့ဒီမှာရေးထားပါတယ်ပရိသန်နေစိတ်ထီအချိန်ကနေစပြီးတော့ခဏမစဲဥဒုဇယုတ်တွေဖြစ်တယ်ကဲဘယ်အချိန်ထိဖြစ်တယ်လဲအယိုးဆွေးသည့်တိုင်ဆက်လက်ဖြစ်တယ်အယိုးဆွေးပြီးတော့မြေကြီးဖြစ်သွားတဲ့အထိပေါ့ဗျာဘာဖြစ်လို့လဲဆိုရင်ဒီဥဒုဇယုတ်ဖြစ်လာတယ်ဒီဥဒုဇယုတ်မှာပါတဲ့เนาะတီဇောကဥဒုဇယုတ်ဆက်ပေါက်ဒီပေါက်လာတဲ့ယုတ်ကလမှာလည်းတီဇောပါတော့နောက်ထပ်ဥဒုဇယုတ်ဆက်ပေါက်ဆိုတော့ဆက်ပေါက်နေတာဆုံးမှာအေးမဆုံးတဲ့အတွက်ကြောင့်เนาะဆရာတို့အယိုးတွေဆွေးပြီးတော့မြေကြီးဖြစ်သွားမြေကြီးကလည်းဥဒုဇယုတ်ပဲဥဒုဇယုတ်ဖြစ်တဲ့အတွက်ဒီမြေကြီးမှာရှိတဲ့ဒီယုတ်ကလတရားလည်းပဲနောက်ထပ်ဥဒုဇယုတ်တွေထပ်ထပ်ပြီးတော့ပေါက်စီတယ်ပေါက်စီတဲ့မြေကြီးပျောက်မသွားတာဗျာစဉ်းစားကြည့်เนาะဒီတရားဒီမြေကြီးဆိုတာကလည်းဒါယုတ်ပဲဒီယုတ်ကလအစုပဲယုတ်ကလအစုရဲ့ယုတ်ရဲ့တက်တန်းကစိတ်တကနာစကုန်တဲ့ချက်ပဲဒါလို့ဆိုရင်နောက်ထပ်အစ်စ်စ်မဖြစ်ဒီမြေကြီးဟာချက်ချင်းပျောက်သွားမှာပေါ့ဗျာဒါကြောင့်မြေကြီးမပြောက်တာကငါဒီဥဒုဇယုတ်ကလတည်းဆက်ဆက်ဖြစ်နေတယ်။ကဲကောင်းပြီ။ဇာတို့အယိုးဆွေးပြီးတော့မြေကြီးဖြစ်တဲ့အထိဥဒုဇယုတ်တွေကဒါနောက်ဆက်ပြီးတော့ဖြစ်ပြတ်နေမယ်။အာဟာရဇယုတ်အာဟာရဆိုတာဇာတို့စားမြိုလိုက်တဲ့အစားအစာပဲ။အဲဒီစားမြိုလိုက်တဲ့အစားအစာကိုဇာတို့ကဗဟိတဩဇာလို့ခေါ်တယ်။သူတို့စီမှာပါတဲ့ဩဇာဓာတ်ပေါ့ဗျာ။ဒါကဗဟိတဩဇာ။ဇာတို့စားလိုက်တော့ဝန်းတွေရောက်သွားတဲ့အခါဝန်ဒေမှာရှိတဲ့ပါစကတီဇောအဲ့ဒါအစာချည်ညက်အောင်ချက်ပြီးတဲ့ဓမ္မီပဲနော်အစာချည်စေတဲ့ဓမ္မီဝမ်းမီလို့ဆရာတို့ခေါ်တာအဲ့တော့ဆရာတို့ဝိဒီတီဇောမကောင်းရင်ဝမ်းမီမကောင်းရင်အစာမချည်ဘူးဆရာတို့ပြောတာကိုအဲ့တော့ဒီဝမ်းမီကအစာချည်အောင်ချက်ပြီးလိုက်တဲ့အခါဒီဩဇာယုတ်ဗဟိတဩဇာသွေးနဲ့နော်သူကသွေးမှာပြန့်နှံ့သွားတာပေါ့သွေးကတကူလုံးစီးသွားတဲ့အခါအဲ့ဒီဩဇာယုတ်ကလည်းသွေးနဲ့လိုက်ပြီးတော့တကူလုံးသွားပြန့်နှံ့သွားအဲ့တော့ဆရာတို့ခန္ဓာကိုယ်မှာနော်ရှိတဲ့ယုတ်ကလတီမှာပါတဲ့ဩဇာဒါကိုအစ္ဆဒဩဇာခေါ်တယ်အဲ့ဒီဗဟိတဩဇာနဲ့အစ္ဆဒဩဇာနဲ့သွားဆုံကြတာပေါ့ဗျာဗဟိတဩဇာနော်စိတ်ဝင်သွားတဲ့အခါအတွင်းဩဇာနဲ့သွားပြီးတော့ဆုံတာသူတို့ဆုံတွေ့တဲ့အခါကဒါဥပတ္တေချင်းလို့ခေါ်လိုက်တယ်ဥပပီးရင်ခဏငယ်တစ်ချက်ကနေစပြီးအဲ့ဒါအာဟာရဇယုတ်တွေပေါက်တယ်တဲ့ဒါကြောင့်နော်ဆရာတို့ဒီမှာဗဟိတဩဇာနှင့်အစ္ဆဒဩဇာတို့နော်ပေါင်းပြီးဖြီးအချိန်မှစ၍ခဏမစဲအဲ့ဒါအာဟာဇယုတ်တွေဒါနော်မွေးထုတ်ပြီးတယ်ဘယ်အချိန်ထိဖြစ်မလဲသုတိစိတ်ဤဘင်းအချိန်တိုင်းဖြစ်တယ်ဆိုတော့နော်ဒါလိုပေါင်းပြီးတော့အာဟာရဇယုတ်မွေးထုတ်တဲ့နေရာမှာစိတ်ရဲ့အထောက်ပလည်းလူတွေလို့ဒါပြတာပဲဒါကြောင့်စိတ်ရဲ့အထောက်ပကသုတိစိတ်ဘင်းအချိန်ထိရတဲ့အတွက်အဲ့ဒီအချိန်ထိအာဟာရဇယုတ်ဖြစ်တယ်ဗျာကဲနောက်ဆုံးဖြစ်တဲ့အာဟာရဇယုတ်ဒီသုတိစိတ်ရဲ့ဘင်းမှာဖြစ်တဲ့အတွက်ရှားတို့သုတိစိတ်ချုပ်သွားတဲ့အချိန်မှာသူ့ရဲ့တက်တန်းကခဏငယ်တစ်ချက်ပဲရသေးတာပေါ့ဟုတ်တယ်မဟုတ်လားခဏငယ်တစ်ချက်ဆိုရင်တက်တန်းဘယ်လောက်ကြာနေလဲ Thru ye yuk taku ye tetanga ngase te chet li bia. Ngase te chet ma te chet du lai do. Khana nge ngase chane. Khana nge ngase zora sik penalung sa le. Tau ne sa lai zhen sik sakonalung sa be po. Ta jau no te biro sik sakonachet. Pira ne. Ahar za yu le akum chok to avi. Ke mien ne no. Charu te re che in kamza yu bian yu chok. Piro sitakana sik chok chet po. စစ်ချုပ်ချက်ကြရဲကစစ်စစ်စာယုတ်အကုန်ချုပ်စစ်စစ်ပြီးတော့စစ်တကနာ19ချက်ကြရဲကအဟာဇယုတ်လည်းအကုန်ချုပ်ဘာပဲကြံလဲဥဒုဇယုတ်ဥဒုဇယုတ်ကမကုန်မှုဆက်ဖြစ်နေတယ်ဒါကြောင့်ဇာတို့နော်အလောင်းကောင်ကိုဘာယုတ်လို့ခေါ်တယ်လဲလို့မေးရင်ဥဒုဇယုတ်ဒါကြောင့်ဇာတို့အတုပါဖိတ်စာမှာလဲဘာလို့ရေးလဲကျွင်းကြံရစ်တော့ဥဒုဇယုတ်ကလကိုဘယ်နေ เนาะดามตกรรมฐานชมาဖြစ်တဲ့အတွက်ကြောင့်ဒါအတုပရှုကြွပါကြံဖိတ်ကြပါသည်ဆိုတော့ဒီလိုကြီးပါတယ်ကဲဗျာအဲ့ဒါလိုရုပ်ဖြစ်ပြနေတာအခုဇာတို့ကတော့ကိုယ်တိုင်တော့မရှုနိုင်ဘူးပေါ့เนาะမရှုနိုင်ပေမဲ့အခုဇာတို့အဘိဓမ္မာမှာသင်လိုက်တဲ့အခါကျတော့ဒါကိုဇာတို့ကနည်းနည်းနှလုံးသွင်းကြည့်လို့ရတယ်เนาะဇာတို့ခန္ဓာကိုယ်မှာဒီအကြောင်း၄ပါးကြောင့်ကံစိတ်ဥတ္တဟာရ အကြောင်း၄ပါးကြောင့်နော်ဒီယုတ်လတ်ဒီအခုပြောတဲ့အတိုင်းနော်ခါရဲဒီယုတ်၃မျိုးကတော့ခဏမစဲနော်ဒီ၃မျိုးကတော့ခဏမစဲဒီစိတ်တစားယုတ်ကတော့စိတ်ဥပါဒိုင်ဥပါဒိုင်စိတ်ဥပါဒိုင်ဥပါဒိုင်ဆိုတာလည်းမနေဘူးနော်လက်တစ်ဖက်မှာစိတ်ကတိသိမ့်ဆိုသူလည်းယုတ်ကြီးကတိသိမ့်မွေးထုတ်နေတာပေါ့အဲ့တော့ဒီအကြောင်း၄ပါးကြောင့်ယုတ်ကြီးတကားတဲ့ဘွာဘွာဘွာဖြစ်ပြီတော့ เนาะตรุอ่ะสักคนละเจ็ดยกเสร็จเนี่ยบัวๆๆเป็ดนี่เลยสรอกเออชาวรู้สิ้นซาจิไล่ตาเนาะตะเกเมียนเนี่ยขาจ่ายตะเกเนาะมีหงหงต๊อกนี่ตะโหลทินอะไรเปียมีหงต๊อกตาเลยมีดิบัวๆๆเป็ดพี่เนาะใหญ่นี่ตาเปเนาะใหญ่นี่ตาเปตาเจ้าชาวรู้ก็ดีขันธากูมายกผิดเป็ดตากูสีมีอเลียนเมียยีอเย็นเนี่ยตูดิโหลตะโหลบอกเลยเปียสีมีอเลียน สีมีอเลียนဆိုတာสีมีပေါ့ဗျာเนาะဆရာတို့စီတဲမှာဒါမိစာလေးထည့်ထားလိုက်တော့ထွန်းလိုက်တော့စီမီမဖြစ်တော့ဘူးလားကဲအဲ့ဒီစီမီကเนาะဆရာတို့ကထင်းနေတာကမိတောက်ကတခုတည်းဆရာတို့ထင်းနေတာเนาะမိတောက်ကတခုတည်းကဲစီမီကိုဆရာတို့ကမိထွန်းလိုက်ပြီးတော့ပူဇော်ထားတယ်ဖះမှာလန်းနှပါလျှောက်လိုက်တယ်ဟာပြန်လာတဲ့ငါပူဇော်ထားတဲ့စီမီရှိတုံးပဲဟေးလို့ဆရာတို့ပြောတာ เออเสียรู้ทิ้งเนี่ยล่ะไอ้นกูปูโซได้มีอกุติชื่อเนี่ยโหลเสียรู้ทิ้งเนี่ยล่ะเออตะเกยชื่อล่ะไม่ใช่ปูเนาะดิมีตอกเนี่ยสรว่าดิสีเล้ตะเสตีๆเล้มีหลองโหลมีตอกล่ะดิสีมีเล้ตีๆเล้มีหลองไปดิสีกုံตัวเนี่ยตู้เนี่ยสายเนี่ยมีตอกก็ไม่ยิ้มล่ะยิ้มไปแม้ดิมีอปูเฉยอ่ะนอกถ้าสีตะเสก็ต้องมีหลองออกลุกไล่กันเลยต้องมีตอกอติตะกูถัดตั่วล่ะดิมีสีกုံเนี่ยดิมีตอกเนี่ยยิ้มกันไป ဒါပေမဲ့နောက်မိတောက်နောက်မိတောက်နောက်မိတောက်ဒီလိုဆက်ဆက်ပြီးတော့ဖြစ်သွားတဲ့အခါဆရာတို့ကမိတခုတည်းเนาะဆရာတို့ဒီမှာလည်းဒီတိုင်းပဲဒါပုံကိုတယောက်ထဲလူတယောက်ထဲဆရာတို့ထင်းနေတာရုပ်တရားဖြစ်ပြီးတော့ပြက်ပြက်သွားပြီเนาะဒီလက်တစ်ဖြစ်ထဲမှာပဲရုပ်တရားအချိန်များစွာဖြစ်ပြက်သွားပြီကိုကဂရေသသိန်းလေးဗျာเนาะစိတ်တစားရုပ်ဂရေသသိန်းဒီဥဒုစာရုပ်ကမ္မစာရုပ်တို့ကခဏမစဲဆိုတော့ဂရေ ြနေတယ်ဒါကစီမီလျံလို့ဆရာတို့မြန်မြန်ကြီးဖြစ်ပြတော့ဆရာတို့ဟာနော်ပြက်သွားမှမမြင်ဘူးအဲ့တော့မိတော့တခုတည်းလို့ဆရာတို့ထင်တယ်တစ်ချိန်လုံးဒါနော်ဒါလင်းနေတယ်တောက်နေတော့ထင်တယ်ဒီတိုင်းပဲဆရာတို့ကသေးနေတယ်သေးနေပေမဲ့ကဒါတိတ်ညာတော့အတိတ်တွေကပြန်ဖြစ်နေတဲ့အခါကျတော့ဆရာတို့အသက်ဆက်သွားတော့ဟာငါတစ်ချိန်လုံးအသက်ရှင်နေတယ်လို့ဆရာတို့ထင်တာဗျာအဲ့တော့မှန်ပြစ်စီမီလျံလို့ခဏမစဲသေးပြီးတော့ပြန်ဖြစ်နေတာမြည်ရည်အရင်မြစ်ကတွင်တွင်စီးနေတယ်နော်ရန်ကုန်မြစ်ဆရာတို့သွားကြည့်လိုက်ဟာရေကတွင်တွင်စီးတော့အဲ့တော့ဆရာတို့သွားကြည့်တော့ဒီမြစ်လို့ပဲထင်နေတာပေါ့လေရန်ကုန်မြစ်ရန်ကုန်မြစ်ဆိုရင်ဒီမြစ်ပဲထင်နေတာအမှားမြစ်ရေကအမြဲစီးနေတော့ဒီမြစ်ကတော့တစ်ချိန်လုံးမပြောင်းနေဘူးလားပြောင်းနေတယ်နော်အဲ့တော့အဲ့ဒီဆရာတို့ဂရိတွေးခေါ်ရှင်ပညာရှင်တယောက်ကနော် तू ကဘာအဲ့ဒါလေး तू ကစဉ်းစားပြီးတော့ तू ကဘာပြောလိုက်တယ်လဲဆိုတော့ လူတယောက်ဒီမြစ်ဒဇင်းသေးတို့နှစ်ကြိမ်မဆင်းနိုင်တဲ့သူကပြောတယ်ဗျာနော်အဲ့တော့သိကောင်းပါတယ်အဲ့တော့လူတယောက်မြစ်ဒဇင်းသေးတို့နှစ်ကြိမ်မဆင်းနိုင်ဆိုဘယ်လိုလဲအခုဆင်းလိုက်ကိုကနောက်ပြန်မြစ်ကန်လေးပြန်ထလာပြီးတော့နောက်တစ်ကြိမ်ပြန်ဆင်းကိုကမြင့်ရှိသေးရလားဒီအဲ့ဒါသူပြောတာမြစ်ကတစ်ကြိမ်လုံးပြောင်းနေတာရေပြောင်းသွားရင်မြစ်ကလည်းပြောင်းတာပေါ့ဒါကြောင့်အဲ့ဒီမြစ်ဒဇင်းသေးကိုဒီနှစ်ကြိမ်မဆင်းနိုင်ဘူးတဲ့မြစ်ကပြောင်းသွားတယ်အဲ့တော့ဒီကတွေးခေါ်ရှင်เนี่ยအဲ့ဒါလို့ပြောတယ်နော်ဒါလူတယောက်ဒီမြစ်ဒဇင်းတဲတော့နှစ်ကြိမ်မဆင်းနိုင်ရှာတော့ဘိနမာကဘယ်လိုပြောနိုင်လဲနော်လူတယောက်ကိုနှစ်ကြိမ်လက်ညှိုးထိုးပြလို့ရပါမလားနော်လူတယောက်ကိုနှစ်ကြိမ်လက်ညှိုးမထိုးနိုင်လို့ဆိုလို့ပြောရမှာပေါ့နော်အခုထိုးလိုက်တဲ့လူเนี่ยနောက်တစ်ကြိမ်ထိုးတာเนี่ยသူဒီလိုမရှိတော့ပြောင်းသွားပြီသိကောင်းပါတယ်စင်ပြီးလျာနော်ဒါမြင့်ရည်ရင်စင်ပြီးလျာဒီလိုမြင်သွားရင်သိကောင်းလည်းပြောပြအဲ့တော့အခုဆရာတို့ပြောသွားတဲ့ယုတ်တိအားလုံးနော်အခုတွေပြောသွားတဲ့ယုတ်တိဘူတာယုတ်လေးပါနော်ပြီးတော့ဆရာတို့ဥပါဒာယုတ်24ပါပြီးတော့တို့ချင်းချင်းပေါင်းပြီးတော့ယုတ်ကလတိဖြစ်နေတယ်နော်ယုတ်ကလဖြစ်တာလေအကြောင်း၄ပါးကြောင့်ဖြစ်နေတယ်ကံစိတ်ဥတ္တဟာရအဲ့ဒါဆရာတို့ကမ္မထမ်းရှုတဲ့အခါဝိပဿနာရှုတဲ့အခါအကုန်မြင်အောင်ရှုရပါတယ်နော်အခုဆရာတို့သင်သွားတာအကုန်မြင်အောင်ရှုရတယ်ဗျာနော်အဲ့တော့ဆရာတို့ဒီဖောက်တော်ရရိတ်တာကအဲ့ဒါလေးတိသွားရင်ဒါနော်အစွမ်းအတာရှုမှတ်နေတာဘလောက်အစွမ်းထက်တယ်ဆိုတာဒါခန့်မှန်းလို့ရတာနော်ခန့်မှန်းလို့ရတာအဲ့တော့နော်ဆရာလေးရိတ်တာတော်တော်များများနော်ဆရာလည်လာခဲ့ပါတယ်ကိုယ်တိုင်းနဲ့အားထုတ်ခဲ့ပါတယ်အဲ့တော့ဒီလိုပါရမတ်ရုပ်တွေမြင်အောင်ရှုတဲ့ရိတ်တာဆရာမမြင်ဘူးနော်ဖောက်ရိတ်တာမှာပဲဒီပါရမတ်ရုပ်တွေမြင်အောင်ရှုနေတာနော်ဆရာတို့ကြံတဲ့နေရာဒီမှာကဒီခံစားမှုကလေးတွေပဲနော်ဒါကနားတွေကျင်နေပါလေဒါလေးတွေမှတ်နေတာအဲ့တော့ဆရာကိုယ်တိုင်လည်းပဲနော်ဒီဝိပဿနာဂုံလူဆောင်တော်ဘူးဆရာတော်စာအုပ်ဆရာရေးတယ်ရေးတဲ့ခါလေးညံစင်တက်တော့ဒီလိုပဲဆရာလိုက်ရေးရတာပေါ့လေဒါကိုယ်ဆရာကကိုယ်သင်ခဲ့တာကိုယ်လည်းဒီလိုပဲရှုခဲ့တာနော်အဲ့တော့အဲ့ဒါလိုရှုလိုက်တဲ့အခါအခုကြတော့မှပဲဆရာတို့ကနော်ဒီကြံကံမှာတကယ်ကြည့်တဲ့အခါသာကကြံကံမှာတလို့မဟုတ်ဘူးเนาะတလို့မဟုတ်ဘူးဗျအဲ့တော့เนาะဒီဖောင်းတာကယုတ်ဖောင်းတာပိန်တာကယုတ်သိနရနံဆိုတော့ပါရမပါရလားပါရမဘာမှမပါဘူးဒါကတော့เนาะဒါအတ္တမှသိပဲအဲ့တော့ဆရာတို့အခုဖောက်တော့ရမှာเนาะဒါရှုတာလေးပြောပြတာအဲ့တော့ဒီဖောက်တော့ရရှုတဲ့နည်းကဒါเนาะဖောက်ဆရာတော့လည်းခဏခဏပြောပါတယ်ဖောက်တော့ရနည်းရလို့မရှိပါဘူးဒါဗုဒ္ဓနီးပါဒါဖယားနီးပါကျမ်းဂန်မှာဒီလိုရှုရမယ်လို့ဒီလိုရေးထားတဲ့အတိုင်းအဲ့ဒါကိုရှုနိုင်အောင်လို့ဘုန်းကြီးကပြပေးတာပဲနော်ဒါဖောက်ကြတော့ဒါဒီလိုပြောတာ तू တီထွင်တာမဟုတ်ဘူး तू ပြောတာအဲ့တော့ရှုနိုင်ဖို့ကအရေးကြီးတယ်အဲ့ဒီရှုနိုင်တဲ့နီးကတော့အခုကတော့ तू ပေါ်ထုတ်တာပေါ့ဗျာဒါကကွန်းကလို့နော်ဒါရှုနိုင်အောင်ညွန်မှမညွန်ပြနိုင်တော့ပဲကိုဘယ်သူမှမညွန်ပြနိုင်တဲ့ခါကျတော့အခုလို့ဆရာတော်ကနေကိုကဒါရှိအဲ့တော့ချီးကျူးရတာပေါ့ဗျာဒါအမှန်ညာကြီးတယ်ညာကြီးလို့တလို့သူကလုံနိုင်တာကဲဆရာပြောပြပါမယ်နော်ဒါဆရာတို့ကတမာတိထူထောင်ပြီအဲ့တော့တမာတိကလည်းပဲအခုဆရာနော်မြင်ရတလို့ဆိုရင်တမာတိတိကိုမထူထောင်ကြဘူးနော်တမာတိဆိုတဲ့ဟာကဒါကျမ်းဂန်မှာဘုရားတော်မာတတိပရဏတုတ်မှာနော်တေချာကိုပြောထားတာရူပါဝါဇဇန်လေးပါးနဲ့ရှင်တဲ့တမာတိနော်ရှင်တဲ့တမာတိယူတယ်အဲ့တော့တမာတိရောက်တဲ့အချိန်ကဒါနောက်နော်ဆရာတို့မှတ်သားဖို့ကစိတ်တဝိတုဒ္ဓိဖြစ်ရတယ်။နော်ဒါဝိတုဒ္ဓိအစဉ်လိုက်ဆိုရင်ဆရာတို့တီလဝိတုဒ္ဓိနဲ့စတီလစင်ကြယ်မှတီလမစင်ကြယ်အကျဉ်းစားကိလေသာတော်မှမကုန်ဘူးဆိုရင်တော့စိတ်တဝိတုဒ္ဓိပဲဖြစ်နိုင်မှာမလဲဗျ။အဲ့ဒီအကျဉ်းစားကိလေသာနော်ကိုယ်ကပယ်နိုင်ပြီးတော့မှဒါကတော့တမထပါမလားရှုတော့စိတ်တဝိတုဒ္ဓိစိတ်တဝိတုဒ္ဓိဆိုတာစိတ်စင်ကြယ်နေရမှာရှာတို့ဒီစိတ်အစင်မှာလောဘဒေါသမောဟနော်ဒီအကုသိုလ်စိတ်တိတ်တွေလုံးဝမဖြစ်အောင်အဲ့ဒါမှစိတ်တဝိတုဒ္ဓိဒီလိုဖြစ်ဖို့ကကွန်းကလို့နော်တမာတိလို့တယ်အ ਨੇ စုံဥပဇာရတမာတိဥပဇာရတမာတိဇာနီကနေတဲ့တမာတိအဲ့တော့ဇာနီတမာတိကိုဒါအဲ့ဒီအချိန်မှာဒါစိတ်စင်ပြီးလို့ဒီလိုယူတယ်ဒါပေမဲ့တမာတိအားကနေတယ်တမာတိအားကမခိုင်ဘူးနော်ဆရာတော်ဒီကျမ်းဂန်မှာဗာပြီလေဆိုတော့ ခလီလမ်းတောက်လမ်းလျှောက်တက်ကစားနဲ့နှိုင်းတယ်အဲ့တော့လမ်းလျှောက်တက်ကစားခလီကလမ်းလျှောက်ခန္ဓာလေးပြီးတော့ပြန်ပြန်ထရတယ်အတိုင်းပဲဆရာတို့ဖောက်တော့ရမှလေအစအရဆရာတော်ကအဲ့ဒီဥပဇာရတမာတိနဲ့ဝိပဿနာကူးတယ်ကူးတဲ့ခါကျတော့ကိုင်းကလိုပဲဇံကပြန်ပြန်လျှောတာတမာတိကလျှောတော့ပြန်ပြန်ပြီးတော့ကိုကထူရတယ်ကြာယုံနေမကဘူးတကယ်နဲ့နေတဲ့ခါကျတော့အဲ့ဒါချုပ်ဖို့ကမလွယ်ဘူးဒါကြောင့်ဒီနောက်ကျတော့နော်ဆရာတို့ဒီဥပဇာရတမာတိရောက်တာဇံအဝရောက်နေပြီနည်းနည်းဝင်လိုက်ဇံရောက်သွားပြီဇံရောက်သွားရင်စိတ်ကတခါလေးခိုင်မြဲသွားတာနော်မြဲသွားတဲ့အခါလူကြီးလမ်းလျှောက်တာနဲ့တူတယ်ဝိသုဒ္ဓိမေအဲ့လိုပြောတာတဏီလုံးလမ်းလျှောက်ဒါကြောင့်ဆရာတို့သုဒ္ဓဇံနော်အထုတ်ထားတဲ့လူက3နာရီ4နာရီဇက်တိုက်အထုတ်ဘာမှညောင်းညာတယ်ကြိုက်ခဲတာမရှိဘူးအလင်းကအင်မတန်လင်းတော့ကြည့်လိုက်အကုန်လင်းနေတယ်ဗျာနော်စိတ်စီသိပ်ရုပ်တဲ့အကုန်မြင်တာကဲအဲ့ဒီရုပ်တင်မြင်အောင်ကြည့်တဲ့ဤကလည်းမလွယ်သေးဘူးဗျာဆရာတို့ကောင်းကတော့တမာတိထူထောင်ယုံနဲ့မြင်သလားဆိုမမြင်သေးဘူးနော်တမာတိမဒီသုဒ္ဓဇံတိရသွားတယ်ဆရာတို့ကဒီနော်ပရမရုပ်တင်မြင်ပြီလားဆိုမမြင်သေးဘူးအဲ့တော့ကဲဆရာတို့တမာတိထူထောင်ပြီးဝိပဿနာပဲကူးမှာကူးတော့မယ်ဆိုရင်ဒါနော်ဒါချင်းချင်းကလေးကြည့်လိုက်ရင်ဆရာတို့ဝိသုဒ္ဓိအစဉ်ဟာတိတ်ကောင်းတယ်သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိပြီးရင်ဒိဋ္ဌိဝိသုဒ္ဓိသွားတာနော်ဒိဋ္ဌိဝိသုဒ္ဓိဆိုတာဒိဋ္ဌိဆိုတာကသက္ကာယဒိဋ္ဌိဒီခန္ဓာ၅ပါးစုကိုငါလို့မှတ်တာကိုဒါကိုသက္ကာယဒိဋ္ဌိလို့ခေါ်တယ်။အဲဒီသက္ကာယဒိဋ္ဌိငါဆွဲပြောက်အောင်ဘာရှုရမှာလဲ။ရှားတို့ဒီအဘိဓမ္မာကလည်းညွှန်းတယ်။ခန္ဓာ၅ပါးမြင်အောင်ရှုပါတဲ့။နော်အဲ့တော့ခန္ဓာ၅ပါးပဲရှိတယ်ပုဂ္ဂိုလ်တော်ကငါမရှိဘူးဆိုတာအဲ့ဒါမြင်ရှင်းအောင်ရှု။အမြင်ရှင်းမှအဲ့ဒါငါဆွဲပြောက်တယ်ပေါ့ဗျာ။ဒါသိချင်းပါတယ်နော်။အဲ့တော့အဲ့ဒီခန္ဓာ၅ပါးလို့ပြောလိုက်ရင်ဒါလွယ်လွယ်ကလေးနဲ့သွားမှတ်နေတာဗျာအဲ့တော့နော်ရှားတို့ရုပ်ခန္ဓာရူပခန္ဓာဆိုရင်ရုပ်အာလုံးရဲ့အပေါင်းစုကိုပြောတာနော်ရှားတို့ဆိုရင်ရုပ်28ပါးရဲ့အပေါင်းစုနော်ရုပ်28ပါးရဲ့အပေါင်းစုဒါဒီမကသေးဘူးအတိတ်ပစ္စုပန်အနာဂတ်အစ္ဆတပဟိတကိုယ်မှာရှိတဲ့ရုပ်သူများစီမှာရှိတဲ့ရုပ်နော်အတိတ်မှာဖြစ်ခဲ့တဲ့ယုတ်ပစ္စုပန်ယုတ်အနာဂတ်ယုတ်အားလုံးရှုနိုင်ရမယ်ဒါမှရူပခန္ဓာနော်သူအချင်းရ17ချက်နဲ့ပေါင်းရမယ်ဆိုအဲ့ဒါလို့ပေါင်းရတယ်ဗျာဒါကြောင့်ဆရာတို့ဒီယုတ်28ပါးလို့မြင်အောင်ရှုရတယ်ဗျာအဲ့ဒါဂောပါလကသုတ်တံစသည်မှာရှားရဲ့အဲ့ဒီနော်ဖောက်တော့မိဆက်မှာကြည့်လိုက်ရင်လည်းတွေ့မှာပါကျန်ကန်ညွှန်းသားတယ်ဆရာတို့ပြီးထားပါတယ်အဲ့ဒီယုတ်အားလုံးဒီ28ပါးလုံးမမြင်ဘူးဆိုရင်နဲ့မဲ့ညာပူညာတိမတိုးတက်နိုင်ဘူးတဲ့ဒါလိုရေးထားတာဗျာကျမ်းဂန်မှာနော်ကဲအဲ့ဒီတော့ဒီရုပ်တွေမြင်အောင်ရှုတဲ့အခါကျပထမဆုံးနော်အလွယ်ဆုံးမြင်နိုင်တာဗုဒ္ဓရုပ်၄ပါးပဲအဲ့ဒီဗုဒ္ဓရုပ်၄ပါးမြင်အောင်ရှုတဲ့ကမ္မထံကိုဆရာတို့ကနော်ဒီအဘိဓမ္မာမှာတော့စတုဓာတုဝဝထံလို့ခေါ်တယ်ဆရာတို့မဟာတတိပဒနာသုံးမှာတော့ဓာတုမနတိကာရဓာတုမနတိကာရဓာတုစာဓာတ်ပေါ့ဗျာဓာတ်ကိုနှလုံးသွင်းတယ်တလို့ခေါ်တယ်အဲ့ဒါကိုပဲခက်လွယ်လွယ်လေးနဲ့ပြောတော့ဓာတ်ကမ္မထံရှုတယ်လို့ခေါ်လိုက်တယ်နော်အဲ့ဒီဓာတ်ကမ္မထံရှုတယ်ဆိုတဲ့ဟာကလည်းနော်အဲ့ဒီဓာတ်ဆိုတာဒီဓာတ်ကြီး၄ပါးကိုပြောတာပဲပထဝီအာဘောတိဇောဝါယောအဲ့တော့တို့ဖောက်ဆရာတော်ဘုရားကလည်းအစကသူမရှုတတ်ပါဘူးနော်သူကတောထွက်တော့မင်းဆိုတဲ့ဟာသူကအဋိဌာဏတာစေဝါရရင်ယဟန်စေဝါရရင်ငါတော့ထွက်မယ်။နော်သူကအဲ့လိုအဋိဌာန်တာ။အဋိဌာန်တာလို့တော့မထွက်ခင်ဒီတရားရှုကြီးရတော့ငါသင်ရမယ်။သင်ရမယ်ဆိုတော့ဘယ်မှာသင်သွားလဲမဟာစီရိတ်တာမှာသင်တာပါ။နော်မဟာစီရိတ်တာမှာသင်ပြီးတော့မှတခါတည်းမဟာစီရိတ်တာမှာသင်တာကိုသူကအရက်30နဲ့သူ့ညာစင်နာခွေပြေးတယ်။ညာစင်နာခွေပြေးတဲ့သူမထွက်ဘူး။နော်တခါတည်းဆရာတော်ဒီတရားစစ်တွေကနေစတခါတည်းလိလာအသိစိတ်ပေါ့။ကဲဒီကပြီးတဲ့ပညာတော့ငါရပြီဆိုတော့တောထက်တာဗျာ။နော်တောထက်တဲ့အခါကျရင်အဲ့ဒီမှာနော်တခါလေးဇာတို့ဒီနော်ဆရာရဲ့ဖောက်တော့ရမယ်ဖောက်တော့ရမယ်ဆက်မှာတော့ပါတယ်ဇာတို့ထွက်တယ်နော်တောကဇာတို့မွန်ပြည်နယ်ဘက်ကပဲနော်အဲ့ဒီတောင်စွန်းဘက်မှာအဲ့ဒီမှာသွားပြီးတော့ထွက်တာတောင်ပေါ်မှာနေတယ်ဗျာအဲ့ဒါဆွန်းကတထပ်ပဲနော်တနေ့ပဲအဲ့ဒါအောက်တောင်အောက်ဆင်းပြီးတော့ဆွန်းခံရတာကိုပြန်လာရဆုံးတတ်ပဲကြံတဲ့တစ်ချိန်လုံးကတရားပဲအထုတ်နေတာပဲအဲ့တော့နော်တရားကြီးပဲအထုတ်နေတဲ့ခါကျတော့ကျန်းကန်ကိုသူကအဲ့ရမှာကျန်းကန်နဲ့သူကတိုက်ချီတာ เนาะจ้างกันมาดูสูท่าดิเอองาดูกูชุ่มนี่ล่ะเบสี่ยอกไปเลยฮาดังไม่ชุ่มไหนนี่บูไม่ชุ่มไหนนี่แหละขาจารอตะช้าเสียดิไล่เสียดิเปียเอ้อดักกรรมฐานไอ้ดิตรงอ่ะตื่นปี้ไหนเนี่ยปู่กูอ่ะบรูเลยสิไอ้ดิตันเย็นต้อยาเสียรอดีตันเย็นต้อยาเสียรอเลยแต่ฉิ่งตรงอ่ะตัวอ่ะเนาะยะหันนาดิมวยทุบเลยสัวนำเมจี้เลยไอ้ดิเสียรอเว้ยအဲ့ဒီဆရာတော်ကလေသူကဓကမထမ်းတင်တာသူကဒီလက်နှချောင်းတလို့နော်တလို့ဖိတာဖိရင်ဒါတွန်းတဲ့သဘောမထင်ရှားဘူးလားအဲ့ဒီတွန်းတဲ့သဘောတစ်ခုတည်းကိုဒါကိုစူးစိုက်လိုက်တဲ့တမာတိကတမာဒီဥဇာရတမာတိတိတက်လို့နိုင်တယ်အဲ့တော့အဲ့ဒီဆရာတော်အဲ့ဒါနဲ့တင်တာဗျာနော်ဒါလေးနဲ့တင်တဲ့ခါကျတော့ဖောက်ဆရာတော်ကနော်ကြမ်းကန်နဲ့သူကပြန်ညှိတဲ့ခါကျတော့ဘာတွေ့ရလဲဆိုတော့ဆရာတို့ကဒီတွန်းတာလေးတခုပဲအာယုံယူနေတယ်တွန်းတယ်တွန်းတယ်လို့အာယုံယူနော်ဒီကနေကိုကဖိတန်ဒီကတွန်းတဲ့သဘောအတင်မှာထင်ရှားရင်အဲ့တော့ဒီကနေပြီးတော့ဒီအနိကဟာတယ်လေတွန်းတဲ့သဘောကပြသွားတော့အဲ့ဒီတွန်းတဲ့သဘောကိုအဲ့ဒါတဖြည်းဖြည်းနဲ့တကူလုံးထင်ရှားအောင်ကရှုပါလားအဲ့ဒီတွန်းတဲ့သဘောကြီးပဲရှုနေအဲ့ဒီတွန်းတဲ့သဘောသိထင်ရှားတော့မခံနိုင်ဘူးနော်မခံနိုင်ဘူးတွန်းတဲ့သဘောတခုတည်းမပူတဲ့သဘောတခုတည်းထူးရှုရင်အဲ့ဒါပူလို့တကားတည်းချစ်ချစ်တော့ပူသွားမခံနိုင်ဘူးเนาะဒါကြောင့် तू อ่ะပြန်ပြီးတော့ထိမ့်ရတယ်တွန်းတာကရှုနေเนาะထောက်တယ်ထောက်ကန်တဲ့သဘောလည်းရှုအောင်ပူတာရှုရင်မအေးတာလည်းကရှုအောင်တို့မှပူလွန်ခဲ့သွားရင်အေးရှုလိုက်ရင်အေးလွန်ခဲ့တယ်ဗျာ तू ပြန်ထိမ့်လို့ရတာဒါကြောင့်ဖောက်ဆရာတော်ကြတော့ဓကမထံသင်တဲ့ခါကြတော့ तू ပထဝီကိုเนาะအဲ့တော့မာတယ်ပြောတယ်ကြမ်းတယ်ချောတယ်လီးတယ်ပို့တယ်၆ချက်တင်တယ်နော်ဓမ္မင်တင်ငနီမှာအဲ့လို၆ချက်ပြီးတာလို့အဲ့လိုပြီးတာတော့သိကောင်းတယ်ကိုကမာရာကြီးပဲရှုရင်မာတာတကားလေမမတောက်လာတယ်ဆိုရင်လူကမနေနိုင်ဘူးအဲ့တော့ပြော့တာလေကိုရှုမှအဲ့တော့မှပြန်ပြီးတော့ဒါကိုကသွားတာကိုနော်ပြီးတော့မာတယ်ပြော့တယ်ကြမ်းတယ်ကြမ်းတာသိဟုတ်တင်းသွားလေကိုမနေနိုင်ဘူးချောတာလေလုံးမှာနော်ပြီးတော့ကြမ်းတယ်ချောတယ်လီးတယ်ပို့တယ်လီးရစလာတခါတည်းပိတ်ကလေးကြီးဖိထားသလိုလီးနေဆိုကောမနေနိုင်ဘူးဟာပေါ်ဆယ်ဆိုမှအဲ့တော့မှပေါ်ရကြီးပဲကောအတော်ရှုနေလဲဟာလွိနေဆိုအဲ့လိုခံစားရတာဗျတော်တော်အဘောစရာကောင်းတယ်ပြီးတော့မှရှားတို့တော့အဘောတော့ယူစီပွဲစီပြီးတော့ဒီဇောတော့ပူတယ်အေးတယ်ဝါရော့တော့တွန်းတယ်ထောက်တယ်အဲ့ဒါသဘောတစ်ခုချင်းတစ်ခုချင်းမာတာရှုရင်သွားရင်ထိတာမာတဲ့တဏီယာနေစားပါအဲ့ဒါပြီးပြီးမာတယ်မာတယ်မာတယ်မာတယ်မာတယ်တကူလုံးမာတာထင်ရှားအောင်ရှုရတယ်အဲ့တော့တွန်းတာကနေစတယ်နော်တွန်းတယ်ဆိုတာကအသက်ရှူတာယူလိုက်တယ်တွန်းရှူလိုက်လို့အဲ့ဒီလေကတိုးဝင်သွားတာဒါတွန်းတွန်းသွားတဲ့သဘောပဲဒီတွန်းတဲ့သဘောကြောင့်ဆရာတို့ယင်ဘကနော်ဒါယင်ဘကမောက်တက်တာပေါ့ဗျာအဲ့တော့ယင်ဘမှာအာယုမယူဘဲနဲ့ဒီဝမ်ဘိုက်မှာအာယုယူနေတဲ့မှာနော်ဒီတွန်းတဲ့သဘောတော့သိတာဒါဖောင်းသွားတာတွန်းတာပေါ့ဒါလို့ဒါတွန်းတဲ့သဘောအဲ့ဒါတွန်းတဲ့သဘောထင်ရှားတဲ့တဏှာတကူလုံးတွန်းတာသိထင်ရှားအောင်ရှုတွန်းတာသိရင်ထောက်ကန်တာလေးပြန်ရှုအဲ့ဒါလို့ဒီသဘော12မျိုးလုံးအဲ့ဒါတကောင်းကောင်းထင်ရှားအောင်သိပြီးတဲ့ခါကျတော့အဲ့တော့ဒီခန္ဓာကိုယ်ကအဲ့ဒါလို့တခါတည်းဒီဓာတ်တွေပဲထက်ကတာကရှုတော့ဓာတ်ကြီးပဲထင်ရှားသွားတဲ့ကဒီဓာတ်သဘောပဲထင်ရှားတော့တယ်ဗျာဒါကြောင့်နော်ခန္ဓာကိုယ်ရုပ်ပြောက်သွားတယ်အဲ့ဒီနော်ကိုယ်ကကွန်းကမာတယ်ပြော့တယ်ကြမ်းတယ်ချိုးတယ်ဒါတွေ့ရင်ပထဝီအဘိုးယူစီးတဲ့သဘောတွေ့ရင်ဒါအဘိုးဦးတယ်ဤတဲ့သဘောတွေ့ရင်ဒါတီစောနော်ပြီးတော့တွန်းနဲ့ထောက်တဲ့သဘောဒါထင်ရှားရင်တော့ဝါရောဒီသဘောပဲထင်ရှားတဲ့သဘောပဲအဲဒီဓာတ်မှစိုက်ရှုလိုက်ရင်အဲ့ဒါဥပ္ပဇာရတမာတိတိရောက်တယ်နော်ဥပ္ပဇာရတမာတိတိရောက်ရင်ရှားတို့ခန္ဓာကိုယ်ကြည့်အသေးစုံနှလုံးဥသိဉ္မအခုမြင်တယ်နော်မြင်ပြီးရင်အဲဒီဥသိဉ္မမှာဒီဓာတ်သဘောပြန်စိုက်ရှုလိုက်တဲ့အခါအကုန်ကအဲ့ဒါအမှုန်ဖြစ်သွားတယ်ဗျာအဲ့ဒါရှားတို့ပြောတဲ့ယုတ်ကလပ်ပဲနော်ရှားတို့ကတမာတိတချို့ကြတော့တမာတိသိကောင်းတဲ့လူကတမာတိကောင်းတဲ့နဲ့ခန္ဓာကိုယ်စိုက်ရှုလိုက်အမှုန်တွေ့လိုက်တယ်။နော်ဒါကြတော့ဘုန်းကသူကတခါတည်းကိုချက်ချင်းကိုဒါပူပြီးတော့ဒါသိအားကောင်းတဲ့အခါပေါ့ဗျာ။အဲ့တော့အဲ့ဒါလို့မရရင်ဘုန်းကရှားတို့ပြောတယ်လို့ပေါ့လေ။နော်ဒီဓာတ်သဘောကြီးချီရှုရင်ရှုရင်လေအင်္ဂါရီမြင်တယ်။ရှုရင်ရှုရင်လေအကြည်ပြင်းမြင်တယ်အဲ့ဒါပတာရယုတ်။အဲ့ဒီအကြည်ပြင်းမြင်ပြီးရင်အဲ့ဒီမှာဒီဓာတ်သဘောထိုးစိုက်လိုက်ရင်အမှုန်ဖြစ်တာပဲ။အမုံကြည့်ရင်ကိုကတခါရှုလို့ရပြီပြန်ရှုတိုင်းပြန်ရတာပဲ။နော်ဒီအမုံဆိုတာယုတ်ကလတ်တွေကိုကရှာလို့မြင်မိပြီ။အဲဒီယုတ်ကလတ်မှာဒီယုတ်ကလတ်တစ်ခုမှာနော်ဘာယုတ်တွေပါလဲဆိုအဲ့ဒါစီစစ်ရတယ်ဗျာ။ယုတ်ကဖြစ်ပြဖြစ်ပြဆိုတော့ဘယ်လိုလုပ်ရှုရမလဲ။အဲ့ဒီတစ်ခုမှာကိုကကိုယ်ခန္ဓာမှာမာတဲ့သဘောရှုလို့သိတဲ့အတိုင်းဒီယုတ်ကလတ်မှာမာတဲ့သဘောရှိတာစစ်ကြည့်လိုက်။ဟာရှိတယ်ဆိုရင်သိတော့ပြီးပ ပြောတဲ့သဘောကရှိသလားတွန်းတဲ့သဘောရှိလားထောက်တဲ့သဘောရှိလားဆိုတော့အဲ့တော့ငကွန်းကဓာကြီး၄ပါးတော့အလုံးပါတော့ပေါ့ဗျာပြီးတော့မကွန်းစကုပတာရပါဒလာတောတာပတာရပါဒလာစတယ်ဖြစ်အဲ့ဒါဒါလို့ရုပ်လိုက်တဲ့အခါမှာယုတ်ကအလုံးเนาะယုတ်ကြားဆိုတဲ့စက်ခွန်ပါအမျိုးသမီးဆိုတဲ့စက်ခွန်ပါပေါ့ဗျာကွန်းဘာဝယုတ်တကူတော့မရှိဘူးပေါ့အဲ့တော့ဆရာတို့ကအဲ့ဒါလို့ယုတ်ကလမပါတဲ့ယုတ်တ
ဟောအာလုံးရှုပ်ပြလိုက်ရင်ဒါဆိုရင်ခန္ဓာ၅ပါးမမြင်ဘူးလားအေးရှာတို့စိတ်စေတသိက်တည်းလည်းအကုန်မြင်ပြီနော်ခေါင်းကရုပ်ပါရမယုတ်တည်းလည်းအကုန်မြင်ပြီဒါဆိုရင်ရူပက္ခန္ဓာစိတ်တရားဝိညာဉ်ကခန္ဓာဝေဒနာပေါင်းစုကမြင်တာပြီဝေဒနာခန္ဓာတင်ညာပေါင်းစုတင်ညက်ခန္ဓာကျန်တဲ့စေတသိက်အပေါင်းစုသင်္ခါရခန္ဓာဒီခန္ဓာကအမှိတ်ရှိတယ်ပုဂ္ဂိုလ်တစ်ပါးငါမရှိရှင်းတယ်လေ
မရူပပရိစ္ဆေဒညာအစလို့ခေါ်တာတကယ်နော်နာမပရိစ္ဆေဒညာဆစ်ဆစ်ရောက်တဲ့အခါကျတော့ဆရာတို့ပထဝီကိုအဲ့ဒါလေးချက်လေးချက်ပြန်ရှိပါတယ်လက္ခဏာမှတ်သားနော်တိကျောင်းအမှတ်သားရတ္တကိစ္စဆောင်ရွက်ချက်ပစ္စုပ္ပန်နော်အဲ့ဒါယောဂီရဲ့အမြင်မှာထင်ဖို့ပြီးတော့မှပဋ္ဌာန်သူ့ကိုဖြစ်စေတဲ့အနိကအကြောင်းအဲ့ဒါလေးချက်လေးချက်လေးချက်ရှုတော့မှဒီပါရမယုတ်ဒီယုတ်ဒီနာနဲ့ပိုင်ပိုင်ခြားခြားသိတယ်ဗျာအဲ့ဒါမှနာမရူပပရိစ္ဆေဒညာကိုရေဗျာနော်ပြီးရင်ဆရာတော့အကြောင်းတရားတွေရှားတယ်အဲ့တော့နောက်စတုတ်ကတော့ဆရာတို့ပစ္စယပရိခညာဆိုတာကပစ္စယပရိခဆိုတာအဲ့ဒါအကြောင်းတရားဒီယုတ်ကလတ်တွေဖြစ်စေတဲ့အကြောင်းတရားဒီနော်ကံကြောက်ကမ္မစယုတ်တွေဖြစ်တယ်စိတ်ကြောက်စိတ်စယုတ်ဖြစ်တယ်ဥဒုကြဥဒုစယုတ်ဖြစ်တယ်အဟာရယအဟာရစယုတ်ဖြစ်တယ်မြင်အောင်ရှုရတယ်မြင်အောင်ရှုရတယ်ဒီဘဝကိုဖြစ်စေတဲ့ကံကိုကမြင်အောင်ပြန်ရှုရတော့ဒါအတိတ်ဘဝမှာလှုပ်ထားတဲ့ကံဒါမြင်တဲ့အခါကမ္မဇယုတ်တွေဖြစ်တာမြင်တယ်။ဟောစိတ်တဇယုတ်ဆရာတော်ကလက်ကိုလက်ညိုးကိုကွေးခိုင်းနေဗျာ။နော်လက်ညိုးကိုကကွေးခိုင်းလိုက်တဲ့အခါကောင်ကကဒီပါရမယုတ်တွေမြင်တယ်အဲ့ဒါစိတ်တဇယုတ်တွေဘွားဘွားဘွားဘွားဖြစ်ပြီးတော့ကွေးသွားတာမြင်တယ်ဗျာ။နော်ဆရာတော်ကဘာပဲလှုပ်လှုပ်အဲ့ဒါဒီလိုမြင်လာစိတ်တဇယုတ်တွေဖြစ်ပြက်ဖြစ်ပြက်ဆိုမြင်တယ်။ပြီးတော့ဆရာတော်ကဥဒုဇယုတ်အဲ့တော့ယုတ်ကလတိတခုကြည့်နေအဲ့ဒီကပါတဲ့တီဇောကနေပြီးတော့ဥဒ္ဒစယုတ်နောက်တခုနောက်တခုနောက်တခုအဲ့ဒါ၅စီ၆စီအထိဖြစ်သွားတာမြင်နေဗျာပြီးတော့တခါအာဟာရအတွင်းအာဟာရဣစ္ဆဒအာဟာရဗိဒ္ဓအာဟာရပေါင်းမိတဲ့ချိန်ကနေပြီးတော့အာဟာရစယုတ်လည်းဖြစ်တယ်အဲ့တော့ယုတ်ကလတခုကနေနှစ်လိုင်းဖြစ်တယ်ဗျာဥဒ္ဒစယုတ်ကတစ်လိုင်းအာဟာရစယုတ်ကတစ်လိုင်းအဲ့ဒါစီကဲစီကဲဖြစ်သွားတာရှုနိုင်နေဖောက်တော့ရတာအဲ့တော့အဲ့လိုလေးမြင်သွားတဲ့ခါကျတော့မှကွန်းကယုတ်တိဖြစ်ပြနေတာလဲရှင်းရှင်းမြင်တာပေါ့ဗျာ။ဟောအဲ့လိုမြင်ပြီးမှဝိပဿနာရှုရတယ်နော်။ဒါလိုမမြင်ခင်မရှုရပါဘူး။ဒါကြောင့်ဆရာတို့ခုလို့နော်ဆရာတို့သင်ထားတဲ့ဟာလေးကတကယ်ကမ္မထာရှုတဲ့ခါကျရင်အများကြီးအထောက်ပံ့ဖြစ်ပါတယ်။ကဲဒီနေ့တော့ဆရာတို့ဒီတင်မဲ့ရကြရအောင်
Imaya Dhammanu Dhamma Padipatiya Bhutam Bhusemi Imaya Dhammanu Dhamma Padipatiya Dhammam Bhusemi Imaya Dhammanu Dhamma Padipatiya Angam BhusemiImāya Dhammānu Dhamma Padipatiya Ilo Gautaratiya Kova Aliyodo Jevo Padipapji Bhodham Yaswa Pyako Dhammam Diyado Myako Tangam Tangado Myako Uzemiဥဇောပါဤအရှင်ဘုရားဤတော့ပြုရမြတ်ပုံညာကိုကြည်တမြေကောင်းမြတ်မောတောင်ဟုမကကျူသာကျေးဇူးအရှင်မွေမိခင်နှင့်ဘာခင်တို့အားယာညာပါစေအမြဝေဤမတွေနေစဤကာယကိုသောက်တာပိတ
Kozaunale malasiya Pivinga i beta swinya sayatama Uvagasa yama yasa divayaka Inda bhumma katana Atuma yue amya punya kudala ko yaja base amya we tapi tata tata wahu nana loka ananda dwe mabya singa tata wata pungu wane we nyana titi Tishi konapa miyazwa lungzong bongdong zati Pipye tamya viniya amya kuto Iwe loyi to kudala miya punya ko Amya yaja di pisito vadong dari mi pandu Tila tule tati amu tizido Alung jaja damya Amya, amya, amya Yura mujaba gongna Tadu, tadu, tadu Alung jaja damya Amya, 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 yura muja bhagona Tadu, tadu, tadu Alam jaja damya Amya, 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 yura muja bhagona Tadu, tadu, tadu
ကဲမနက်ဖန်ဖောက်တော်ရဝါစုသင်္ကန်ကတုပွဲလေလာကြပါအာလုံကုစိတ်နှပြအကြမ်းမှချမ်းသာကြပါစေ